တရားနာပိဋကများနဲ့တကားစัจ java ဝလာအနန္တမှာရှိကြတဲ့လူနဲ့ပြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့1364ခုတော်တလင်းလာပြီနေ့2002ခုနှစ်စက်တင်ဘာလ21ရက်နေ့တထုံမြို့ဓမ္မဒုဒ္ဒခရမ်းကျောင်းတိုက်အတွင်းဆင်းကျင်းပါတဲ့ဝါတွင်တည်င်ပတ်ဓမ္မတပင်မှာကရုဏာလဲလို့အမည်ပေးထားတဲ့တရားတစ်ပုံနဲ့ဓမ္မဒါနတရားအလှူပေးလှူမှာဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလှူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်အားလုံးပဲလက်ဥချထားပြီးတော့လိုက်ဆုကြပါအရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုး၁မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်။ဥစဉ်တစ်ခေါက်တိုင်ပေးပြီးရင်၃ခေါက်စီပွားကြရမယ်။အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်괴ရာရ၌ပင
်
မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရား
ดูขอไล
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေခြားထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖြန့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစေကဗါတဲ့လေ။ကရုဏာလက်ကရုဏာလက်ဓနုလက်တို့ဘာလို့တော့မဟုတ်ပါဘူးနော်။ဒီနေ့ကတော်တလင်းလာပြီနေဆိုတော့ဘာအခါတော်နေ့တုန်းဘာခါတော်နေတယ်လဲအဘိဓမ္မာဂရုဓမ္မအခါတော်နေဂရုဆိုတာလေးလေးစားစားဓမ္မဆိုတာတရားဂရုဓမ္မဆိုတော့လေးလေးစားစားကျင့်သုံးရမယ့်တရားဒါနသီလဘာဝနာဝိယဝစ္စဓမ္မသဝနာဓမ္မဒေသနာအစရှိတဲ့ကုသိုလ်ကောင်းမှုအလုံးဟာလေးလေးစားစားကျင့်သုံးရမယ့်တရားတွေကြီးပါပဲဒါပေမဲ့ဒီနေရာမှာတော့ဂရုဓမ္မအရာ၅ပါးသီလကိုပဲယူရပါတယ်ဂရုဓမ္မလေးလေးစားစားကျင့်သုံးရမယ့်တရားဆိုတာ၅ပါးသီလကိုပြောတာပါဒီတော့ဂရုဓမ္မအခါတော်နေ့ကိုအများနားလည်လွယ်အောင်ရှင်းရှင်းရိုးရိုးပြောမယ်ဆိုရင်၅ပါးသီလအခါတော်နေ့လို့ပြောလို့ရပါတယ်ဘာအခါတော်နေ့တဲ့လဲ၅ပါးသီလအခါတော်နေ့ငါးပါးသီလအခါတော်နေ့ကိုဂရုဓမ္မအခါတော်နေ့ခေါ်ပုံကုရုဓမ္မအခါတော်နေ့ခေါ်ပုံကတော့လောက၌အကောင်းဆုံးသောအရာဆိုတဲ့တရားထဲမှာဥစဉ်တို့ဟောခဲ့ပြီးပါပြီ အဲ့ဒီစာအုပ်ထဲမှာလည်းရေးခဲ့ပြီးပါပြီအဲ့ဒီမှာပဲလေ့လာကြပြီးတော့เนาะတရားမစသေးဘူးကြောညာဝင်တယ်လို့တော့သဘောမထားပါနဲ့เนาะငါးပါးသီလအခါတော်နေ့မှာငါးပါးသီလနဲ့ပတ်သက်တဲ့တရားပဲဦးဇင်းတို့ဟောပါမယ်ငါးပါးသီလအကြောင်းကိုလည်းပဲတည်တည်တန့်တန့်တခန္ဓနာမဟောရသေးလို့ပါငါးပါးသီလလို့ငါးပါးသီလအကြောင်းဟောမယ်လို့ဆိုပေမဲ့ငါးပါးလုံးအကြောင်းတော့မဟောပါဘူးငါးပါးတည်းကပထမဆုံးသီလဖြစ်တဲ့ပါဏတိပါဒမှရှောင်ကျဉ်ခြင်းဆိုတဲ့သီလကိုပဲဟောပါမယ်ပထမဆုံးသီလကိုပဲဟောပါမယ်အေးအေးဆေးဆေးတခန္ဓနာဟောမယ်ဆိုရင်တော့နှစ်နာရီဟောလဲမပြီးဘူးသုံးနာရီဟောလဲမပြီးပါဘူးသို့တော်လည်းပဲတနာရီနဲ့ပဲအချိန်ရသလောက်ပြီးသလောက်ဟောတော့မှာပေါ့ပါဏတိပါဒပါဏရဲ့အတိရဲ့ပါတရဲ့ပုတ်သုံးပုတ်ပေါင်းထားတာဖြစ်ပါတယ်ပါတဆိုတာကကြစီတာကြစီတယ်ဆိုတာကိုအဖြောင်းပြလိုက်တော့ချတာပေါ့အသက်ကိုလှင်းလင်းမြန်မြန်ချလိုက်တာကိုပါဏတိပါတလို့ခေါ်ပါတယ်လူတယောက်ဆယ်နှစ်ဆက်ပြီးတော့အသက်ရှည်ရအောင်မဲ့ဥစ္စာကိုယ်ကတက်လိုက်တယ်ဆိုရင်လူပြည်မှာနေရမယ့်အသက်10နှစ်မြန်မြန်ကုန်မသွားဘူးလားကုန်သွားတယ်ဒါကြောင့်သူ့အသက်တက်တယ်ဆိုတာသူတစ်ပါးရဲ့အသက်ကိုလှင်းလင်းမြန်မြန်ချလိုက်တာပဲအနှစ်20အသက်ရှင်ရမယ့်လူတစ်ယောက်ကို10နှစ်လောက်မှကိုယ်ကသွားတက်လိုက်တယ်ဆိုရင်10နှစ်စောပြီးတော့တည်သွားတာပေါ့ဒါကြောင့်မလို့ပါဏတိပါဒဆိုတာသူတစ်ပါးရဲ့အသက်ကိုလှင်းမြန်စွာချလိုက်တာကိုခေါ်ပါလေနောက်တစ်ခုကပါဏဆိုတာအသက်အတိဆိုတာလွှမ်းမိုးနှိမ့်ဆက်၍ပါတဆိုတာကြစီတာခြတာသူတစ်ပါးရဲ့အသက်ကိုလွှမ်းမိုးနှိမ့်ဆက်ပြီးတော့ချလိုက်တာကိုပါဏတိပါတာလို့ခေါ်ပါတယ်တက်တယ်ဆိုတဲ့ကုကလက်နဲ့တစ်ခုခုနဲ့တက်ရတော့မှာဘူးလက်နဲ့တစ်ခုခုနဲ့တက်လိုက်တဲ့အချိန်မှာအသက်ခံရတဲ့ပုဂ္ဂိုလ်ကိုလွှမ်းမိုးပြီးတော့နှိမ့်ဆက်လိုက်တယ်လို့ဖြစ်သွားပါတယ်ဘယ်သူမှအရာပြည်တယ်လို့အေးအေးဆေးဆေးပျော်ပျော်ရွှင်ရွှင်ပြုံးပြုံးလေးနဲ့အသက်ခံပြီးသေသွားတဲ့လူတွေရှိလို့လားရှိပါဘူးမရှိဘူးအလွှမ်းမိုးခံအနှိမ့်ဆက်ခံအညံ့ပန်းခံပြီးတော့ပဲသေသွားရတာဒါကြောင့်မလို့သူတစ်ပါးကိုလွှမ်းမိုးနှိမ့်ဆက်ညှဉ်းပန်းပြီးတော့မှအသက်ကိုချလိုက်တာမို့လို့လေဘာနာတိပါဒလို့ခေါ်ပါတယ်မှတ်မိပါစေနော်ဘာနာတိပါဒသူတစ်ပါးသက်တယ်လို့ဒါအဓိပ္ပာယ်ကတော့လိုရင်းမှာပဲဒါပေမဲ့တရားပုတ်ရဲ့တပုတ်ချင်းထွက်တဲ့အဓိပ္ပာယ်လေးသိရတာကအင်မတန်အရသာရှိပါတယ်ဦးဇင်းတို့မေးမှပဲမှန်မှဖျားဖြေနော်မမေးဘဲနဲ့ပြောရင်ဦးဇင်းတို့အဲ့ဒါမဟောတတ်တော့ဘူးအဲ့တော့ဦးဇင်းတော့ကမေးလိုက်တော့မှပဲမေးတဲ့ဟာနဲ့ဆိုင်တာလေးကိုဖြေပါတခွန်ပြောတခွန်မမဖះမလုပ်ပါနဲ့ဒါဦးဇင်းတော့မဟုတ်တယ်လို့ပြောတာပါနော်လုပ်တာတော့မမှားပါဘူးအဲ့တော့ပါဏတိပါဒံဆိုတာသူတစ်ပါးရဲ့အသက်ကိုလှင်မြန်စွာချခြင်းသူတစ်ပါးရဲ့အသက်ကိုလွှမ်းမိုးနှိမ့်ဆက်၍ချခြင်းအသေးစိတ်အတိအကျအထိယူမယ်ဆိုရင်တော့သူတစ်ပါးရဲ့အသက်ကိုလှင်မြန်စွာချကြောင်းစေတနာလွှမ်းမိုးနှိမ့်ဆက်ပြီးချကြောင်းစေတနာလေးကိုပါဏတိပါဒလို့ခေါ်ပါတယ်ပါဏတိပါဒမှရှောင်းနေရှောင်းနေဆိုတာသူတစ်ပါးရဲ့အသက်ကိုတတ်ခြင်းနဲ့စေတနာလေးအဲ့ဒီစေတနာလေးကိုရှောင်ကျဉ်ကြရတာပါပဲပါဏတိပါဒဟာဆောင်ရမယ့်တရားလားရှောင်ရမယ့်တရားလားရှောင်ရမယ့်တရားဘာဖြစ်လို့ဘာဖြစ်လို့ရှောင်ရမှာသူတစ်ပါးရဲ့အသက်ကိုတတ်တယ်ဆိုတာမကောင်းတဲ့အလုပ်မလို့ရှောင်ကျင်ရမှာပေါ့ဒါအလွယ်ဆုံးပြောလိုက်တာပေါ့နော်ပညာရှိသူတော်ကောင်းကြီးကဲရတဲ့အလုပ်ကိုကိုလည်းကောင်းကျိုးမပေးတဲ့အလုပ်ပေါ့အသက်ခံရတဲ့တရားကိုလည်းကောင်းကျိုးမပေးတဲ့အလုပ်ကိုတော်ကျော်သူတစ်ပါးတော်ရဘာမှအကျိုးမရှိဘဲနဲ့ဆိုးကျိုးတွေပဲဖြစ်စေနိုင်တဲ့အလုပ်မလို့ရှောင်ကျင်ကြရမယ်မပြောပါနဲ့ဆိုမှပဲမှန်ပါဖရားတယ်နော်အဲ့ဒါသူတစ်ပါးအသက်ကိုတတ်တယ်ဆိုတာကောင်းချိုးပေးတဲ့အလုပ်မဟုတ်ဘူးဆိုးချိုးပေးတဲ့အလုပ်သူ့တဲ့တတ်ချင်းကြောင့်နှက်ရနေပြန်ရောက်တယ်ဆိုတာမရှိပါဘူးအပယ်ငရဲကိုပဲရောက်ရမယ်သူတစ်ပါးအသက်ကိုတတ်လို့ရှိရင်အပယ်လေးပုံကိုရောက်ရတယ်အထွတ်ထိပ်ကတော့ငရဲထီကြရပါတယ်ငရဲကလွတ်လာပြန်ပြီဆိုတော့လည်းအများကြဘူးနောက်မှရှိတဲ့အတိုင်းအသက်တိုးခြင်းအနာရောဂါများခြင်းအဆက်ရှိတဲ့ဆိုးချိုးတွေနဲ့ကြုံတွေ့ရမှာပေါ့ပြီးလို့ရှိရင်ငရေကြစီတဲ့အလုပ်ဟာဆောင်ရမယ့်တရားမဟုတ်ဘူးရှောင်ရမယ့်တရားပဲ။ပါဏတိပါဒရဲ့အကျိုးအပြစ်တွေကိုခံရတဲ့နေရာမှာတော့တရားဝ တတဝအသက်ခံရတဲ့တတဝရဲ့အကောင်အကြီးအသေးပေါ်မှာလည်းမူတည်ပါတယ်အသက်ခံရတဲ့တတဝရဲ့ဂုံအနည်းအများပေါ်မှာလည်းမူတည်ပါတယ်အမေကိုတတ်လိုက်မယ်အဖေကိုတတ်လိုက်မယ်ယဟန္တာကိုတတ်လိုက်မယ်မြတ်စွာဘုရားကိုတတ်လိုက်မယ်အဲ့ဒီလိုဆိုရင်တော့တေချာဘောက်အဝီစီးကိုရောက်စေနိုင်ပါတယ်ဒါကြောင့်သူတို့ကိုအာနန္ဒရိယကံနေလို့ခေါ်ပါတယ်ပင်စာနန္ဒရိယကံလို့ဆိုတဲ့အတိုင်းသိပြီးပြီးချင်းအဝိဇိငရဲ့တန်းရောက်တဲ့ကံကတော့၅ပါးရှိပါတယ်။ဒါပေမဲ့အဲ့ဒီထက်မှာတန်ခဗီတကကံလို့ခေါ်တဲ့တန်ခသင်းခွဲတဲ့ကံကတော့ပါဏာတိပါဒနဲ့မဆိုင်တဲ့အတွက်ကြောင့်ချန်ထားခဲ့မယ်။ချန်ထားခဲ့ပြီးမဲ့သိထားလိုက်ရမှာကပင်စာနန္ဒရိယကံ၅ပါးထဲမှာအပြည့်အကြီးဆုံးကအဲ့ဒီချန်ထားခဲ့တဲ့တန်ခဗီတကကံတန်ခသင်းခွဲတဲ့ကံတန်ခညင်ညွတ်နေတဲ့တန်ခအချင်းချင်းကွဲပြားသွားအောင်ကုန်းတိုက်တဲ့ကံတွေးခွဲတဲ့ကံတန်ခါတင်းကွဲအောင်လုပ်တဲ့ကံအဲ့ဒီကံဟာအပြည့်အကြီးဆုံးပဲဘယ်လိုဒီကြည့်လဲဆိုရင်အဝီစီငရဲ့ရဲ့အာယုကပ်ပတ်လုံးပေါ့လေအဝီစီငရဲ့တက်တန်းရှိသမျှခံရတယ်ကျန်တဲ့မှာအမေတက်ချင်းဖေးတက်ချင်းဆိုတဲ့ကံတွေကတော့သူ့အတိုင်းတာနဲ့သူပဲခံရတာပေါ့အဲ့တော့အမေတက်အဖေတက်ယဟန္တာတက်ဖယတက်တန်ခါတင်းခွဲဆိုတဲ့ကံ၅ပါးလုံးကိုတစ်ဘွားထဲမှာတစ်ပြိုင်နက်တည်းကျူးလွန်တပြိုင်တည်းထဲဆိုတာတစ်ချိန်နဲ့တစ်စက္ကန့်နဲ့လို့မဆိုလို့ဘူးပေါ့လေဘဝမှာ၅မျိုးလုံးကျူးလွန်ထားတဲ့ဆိုရင်တော့တည်တဲ့အခါတန်ခါသင်ခွင့်နဲ့ကံကအကျူးပေးမယ်ရှီလေးကူကအကျူးမပေးတော့ပဋိသင်္ဍီအကျူးမပေးတော့တာပေါ့တင့်တော်တဲ့ဘဝတစ်ခုခုမှာတော့ပဝိတ္တိအကျူးတော့ပေးမှာပါပဲအဲ့ဒါသူကအပြည့်အကြီးဆုံးကံပါဏတိပါဒနဲ့ပတ်သက်တဲ့ခုနအမေတ္တဖေတ္တယဟန္တာတ္တဖယတ္တဆိုတဲ့ကံ၄မျိုးထဲမှာတော့ဖယတ္တဆိုတဲ့နေရာမှာဖယားကူတော့တတ်လို့တော့မရဘူးပေါ့လေဖះကိုလောဟိတုဘာဒကကံဆိုတဲ့အတိုင်းဖះကိုသွေးစင်းတိတ်အောင်လုပ်တာပေါ့အမှန်ကတော့တတ်တာပါပဲအရှင်ဒီဘရကမြတ်စွာဘုရားကကြောင်မောင်းစင်းပြီးတော့အသေးဆိုပြီးတတ်လိုက်တာပဲဒါပေမဲ့မြတ်စွာဘုရားရှင်ရဲ့ဘုံကံကြောင့်ကြောက်ထုံနှစ်ခုကဂျားရီကနေခံပြီးတော့အဲ့ဒီဒီဘရအရှင်ဒီဘရလှိမ့်လိုက်တဲ့ကြောက်တုံးကြီးကိုခံထားလိုက်တယ်အဲ့ဒီကနေဆက်ပြီးတော့ပဲ့ကျသွားတဲ့ကြောက်စလေးကမြတ်စွာဘုရားရဲ့ခြေမကိုထိအဲ့ဒီမှာမြတ်စွာဘုရားရှင်ရဲ့ခြေမတော့သွေးကြည်ဥသွားပါတယ်အမေတ္တအဖေတ္တယဟန္တာတ္တမြတ်စွာဘုရားကိုသွေးစင်းတည်အောင်လုပ်ဆိုတဲ့ကံ၄မျိုးလုံးကိုတယောက်တည်းကတဘဝထဲမှာကျူးလွန်ထားတယ်ဆိုရင်မြတ်စွာဘုရားရှင်ကိုသွေးစင်းတည်အောင်လုပ်တဲ့ကံကအကျိုးပေးတယ်ရှေ့ကံ၃မျိုးကအကျိုးမပေးတော့တခါအမေတ္တအဖေတ္တယဟန္တာတ္တကံ၃မျိုးကျူးလွန်ထားတယ်ဆိုရင်တော့ယဟန္တာကိုတတ်တဲ့ကံကအကျိုးပေးတယ်အမေတ္တအဖေတ္တကံကအကျိုးပေးခွင့်မရတော့ဘူးနောက်ကံကပို့ပြီးတော့အပြစ်ကြီးတာကိုအပြစ်ကြီးတဲ့ကံကအရင်ဆုံးအကျိုးပေးလိုက်တာပါပဲအဲ့တော့ယဟန္တာကိုတတ်တယ်ဆိုတဲ့နေရာမှာလဲပုထုဇဉ်ဘဝမှာကိုကတတ်တယ်အစိတ်ခံပြီးတတ်တာဖြစ်ဖြစ်လက်နဲ့နဲ့နှိမ့်ဆက်ပြီးတတ်တာဖြစ်ဖြစ်လက်ပင်းညှစ်ပြီးတတ်တာပဲဖြစ်ပေါ့လေပုထုဇဉ်ဘဝမှာကိုကတော့တတ်လိုက်တာပဲဒါပေမဲ့တေကန်နီးလေးမှာငကိုကလေးကလည်းဝိပဿနာအားထုတ်တဲ့အချိန်လေးကလည်းရှိနေတော့တေကန်နီးကြမှာယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ပြီးတော့မှသုတိစိတ်ကျသွားတယ်တေသွားတယ်ဆိုရင်ပုထုဇဉ်ဘဝတုန်းကကိုကအစိတ်ခံတဲ့ရိုက်နဲ့တတ်ပြီးမဲ့တေတော့ယဟန္တာဘဝနဲ့တေသွားတာမို့လို့ယဟန္တာကိုတတ်တာနဲ့အတူတူပါပဲတဲ့ပုထုဇဉ်ဘဝမှာတတ်လိုက်လို့ငါပုထုဇဉ်ကိုတတ်တဲ့အပြစ်ပဲရလိမ့်မယ်လို့မတွေးရဘူးယဟန္တာကိုတတ်တာနဲ့အတူတူပဲတဲ့တခါအမေတတ်တာရဲ့အဖေတတ်တာရဲ့ဒီကံကခုကိုလူတယောက်တည်းကတဘဝမှာကျူးလွန်ထားတယ်ဆိုရင်ဘယ်ကံကကျူးပေးမယ်ထင်လို့အဖေရောအမေရောတီလာဂုံချင်းအတူတူပဲဆိုရင်အမေကိုတတ်တဲ့အပြစ်ကကျူးပေးတယ်အဖေကိုတတ်တဲ့အပြစ်ကအကျိုးမပေးတော့ဘူးဘာလို့လဲဆိုတော့အမေကပို့ပြီးတော့ကျေးဇူးများလို့တဲ့ဂုံရင်းကတော့အတူတူပဲနော်သီလသမာဓိပညာဂုံကတော့အတူတူပဲဒါပေမဲ့သားသမီးပေါ်မှာပို့ပြီးတော့အမေကကျေးဇူးများတဲ့အတွက်ကြောင့်အမေတတ်တဲ့ကံကအကျိုးပေးပါတယ်တကယ်လို့အမေရောအဖေရောအမေနဲ့အဖေမှာအမေကပါသီလသမာဓိပညာမှာကြီးတယ်ဆိုတော့ဒါအထူးပြောချင်တာမလို့တော့ဘူးပေါ့လေတကယ်လို့အဖေကသီလသမာဓိပညာအမေထက်သားတယ်ဆိုရင်တော့အဖေကိုတတ်တဲ့ကံကအကျိုးပေးတယ်အမေကိုတတ်တဲ့ကံကအကျိုးမပေးတော့ဂုံရင်းတူနေမှသာကျေးဇူးများတဲ့အမေတတ်တဲ့ကံကအကျိုးပေးတာပါနော်ဒါကအာနန္ဒရိယကံ၅ပါးနဲ့ပတ်သက်ပြီးတော့သိထားတဲ့အာနန္ဒရိယကံ၅ပါးကလည်း၄ပါးကပါဏတိပါဒနဲ့ဓာတ်ရိုက်ကြီးကိုသက်ဆိုင်နေပါတယ်အခုခင်မှာတော့မြတ်စွာဘုရားရှင်တတ်တော်ထင်ရှားမရှိတော့တဲ့အတွက်လောဟိတုပါဒကကံတော့မဖြစ်နိုင်တော့ဘူးပေါ့အမေတတ်တဲ့ကံအဖေတတ်တဲ့ကံယဟန္တာတတ်တဲ့ကံဒီကံကြီးသုံးပါတော့ထိုင်နိုင်တယ်မထိုင်အောင်သတိထားရမှာပါပဲအဲ့ဒီကံကြီးတို့မှထိုက်လို့ရတော့ဘာမှစဉ်းစားမနေနဲ့ပေးချပေါ့အဝီစီးပါပဲဘာဗီဇာမှမလိုပါဘူးเนาะဘယ်ယမမင်းကြီးစီမှလည်းသွားစရာမလိုဘူးချက်ချင်းအဝီစီးကိုဇောက်ထူးကြမှာပါပဲအမေဖေယဟန္တာလောက်ဂုံမကြီးပေမဲ့လည်း တခြားသက်ရှိတဲ့ဘာတွေကိုတက်လို့ရှိရင်လည်းငရေကြမှာပါပဲတခြားတတ္တဝါတွေမှာတော့ဂုဏဝိရဟိတာလို့ခေါ်တဲ့ဂုံအထူးမရှိတဲ့တရိစ္ဆာန်တွေမှာဆိုရင်တရိစ္ဆာန်ကိုသူကစာထဲမှာဂုဏဝိရဟိတာလို့ပြထားတယ်ဂုံအထူးမရှိတဲ့သူတွေတဲ့ဂုံအထူးမရှိတဲ့တရိစ္ဆာန်တွေမှာဆိုရင်တော့အကောင်သေးသေးကိုတတ်တဲ့ကံထက်အကောင်ကြီးကြီးကိုတတ်တဲ့ကံကပိုပြီးတော့အကျိုးပေးကြီးကျယ်တယ်တချို့ကထင်တယ်ချင်းလေးလည်းအသက်တစ်ချောင်းပဲဆင်းတကောင်လည်းအသက်တစ်ချောင်းပဲအသက်တစ်ချောင်းချင်းအတူတူအကျိုးပေးလည်းအတူတူပဲပေါ့လို့ထင်တယ်မဟုတ်ပါဘူးချင်းမှလည်းအသက်တစ်ချောင်းမှန်ပါတယ်ဆင်းမှလည်းအသက်တစ်ချောင်းမှန်ပါတယ်ဒါပေမဲ့ချင်းတက်တဲ့ခါကျတော့ဖြတ်ကနေရိုက်လိုက်ရင်လည်းမပြီးဘူးလားဆင်းတကောင်ကျတော့ချင်းရိုက်တယ်လို့ဖြတ်ကနေသွားရလို့ရပါမလားပြင်းတောင်ပြင်းသေးတယ်လို့ပြောဦးမယ်နော်အရာတောင်မပြည့်ဘူးကွာထပ်ပုတ်ဆမ်းမအောင်လို့ပြောမှာအဲ့တော့ဆင်းကိုတက်လို့ရှိရင်ချင်းကိုတက်တဲ့လုံလဝရိယမျိုးနဲ့မရတော့ဘူးလုံလဝရိယအကြီးအကျယ်ဆက်ရတဲ့လုံလဝရိယပို့ပြီးတော့ဆက်ရတဲ့အတွက်ကြောင့်အကောင်ကြီးကြီးကိုတက်ရင်အကောင်သေးသေးတက်တတ်တဲ့ပို့ပြီးတော့အပြည့်ကြီးပါတယ်ဒါကဂုဏဝိရိဒဂုံအထူးမရှိတဲ့တိရစ္ဆာန်ဒီမှာအကောင်အသေးအကြီးနဲ့ပဲသူကခွဲလိုက်တယ်ချင်းချင်နေနဲ့ကွာမှတ်သားထားရမှာတော့ဂုံအထူးမရှိဘူးဆိုတာကရေပုံရတိရစ္ဆာန်တွေကိုသာပြောတာပါမြတ်စွာဘုရားအလောင်းတိရစ္ဆာန်သွားပြီးတော့တတ်မယ်ဆိုရင်တော့လူတတ်တဲ့တောင်အပြည့်ကြီးတာမျိုးရှိသေးတယ်နော်ကြဘူးမှာပေါ့ဘုရားလောင်းမြောင်မင်းကိုခေါင်းကြောက်ခဲနဲ့ထုလို့ထုတဲ့မုတ်ဆိုးရွာအဝင်မှာတင်တခါတည်းမြည်မြူသွားတာမြည်မြူပြီးတော့ဝီစီငရဲကျသွားတာမြောင်နဲ့လူဆိုရင်တာမန်ကြီးလိုက်လို့ရှင်တော့မြောက်ကတရိစ္ဆာန်ပဲဂုံတူးမရှိဘူးလူကတော့ဂုံတူးရှိတယ်လို့ထင်စရာပေါ့ဒါပေမဲ့ဟိုမြောက်ကရိုးရိုးမြောင်မဟုတ်ဘူးဘုရားလောင်းမြောက်ပါရမီတော်တွေကိုဘဝပေါင်းများစွာအကျဉ်းချင်းထက်ထက်ဖြည့်ဆည်းလာခဲ့တဲ့တရိစ္ဆာန်ဒီတော့မြောက်တရိษံဖြစ်ပေမဲ့လို့တတ်တဲ့ပုဂ္ဂိုလ်မှာအဝီစီငရဲကြတဲ့ထီကိုအပြစ်ကြီးပါတယ်ဒီလိုဆိုတော့တရားနာပိဒံရဲ့အိမ်မှာကြောင်လေးတွေခွေးလေးတွေမရှိဘူးလားကဲအဲ့ဒီကြောင်လေးတွေဖယားလောင်းကြောင်ဖယားလောင်းခွေးမဟုတ်ဘူးလို့ပြောနိုင်ပါမလားမပြောနိုင်ဘူးတော့ကို့မှာဘာအဘိညာဉ်မှလည်းမရှိဘူးဟိုးလွန်ခဲ့တဲ့ကဘာပေါင်းများစွာနောင်လာမဲ့ကဘာပေါင်းများစွာကိုမျှော်ကြည့်နိုင်တဲ့အဘိညာဉ်တကူလည်းဘာမှမရှိဘူးအဲ့ဒါကြောင်ဂုတ်ကနေဆွဲပြီးတော့ကင်ပေါက်လိုက်ခြေထောက်နဲ့ပိတ်ကန်လိုက်လို့တော်ပါမလားတကယ်လို့ကိုယ်အိမ်မှာရှိတဲ့ကြောင်ကဖယားလောင်းကြောင်ဖြစ်နေဘယ်နဲ့လို့ဒါသတိထားရမှာနော်အိမ်မှာရှိတဲ့ကြောင်နေခွေးဒီငှက်ဒီအကုန်လုံးပေါ့လေဘယ်တိရစ္ဆာန်မဆိုမြတ်စွာဘုရားရှင်ကလည်းဒါတိရစ္ဆာန်ဘဝတွေအများကြီးဖြစ်ခဲ့ဘူးတာကိုတိရစ္ဆာန်အမျိုးစုံအောင်ကိုဖြစ်ဘူးတာပါပဲတန်တရာမှာမဖြစ်ဘူးတဲ့တော်ကအဲ့ဒါပါဏတိပါဒကြောင်ပြောတော့မီးရလည်းသေသွားတာပေါ့နော်အသက်မသေးပဲမီးသေးအဲ့အိမ်မှာရှိတဲ့ခွေးလေးတွေကြောင်လေးတွေလည်းပဲဖယားလောင်းခွေးလေးတွေဖယားလောင်းကြောင်လေးတွေဆိုတာရှိနိုင်ပါတယ်ဒါကြောင့်မြင်မြင်သမျှတိရိစ္ဆာန်တွေ့တွေ့သမျှတိရိစ္ဆာန်ရန်တမ်းပြီးတော့မနှိမ့်ဆက်ပါနဲ့မညင်ပါမနဲ့ဖယားလောင်းမရလို့မဟုတ်ပါဘူးနော်ဘယ်တိရိစ္ဆာန်မဆိုမညင်ပါမနှိမ့်ဆက်ရပါဘူးဒါပေမဲ့ရိုးရိုးတိရိစ္ဆာန်ဆိုရင်ကိုယ်ချခြင်းချခြင်းအောင်မှာဖယားလောင်းဆိုတဲ့အသီးလေးနဲ့ကြတော့မချခြင်းတော့ဘူးပေါ့အဲ့တော့အကောင်းဆုံးကတော့တွေ့တွေ့သမျှတိရိစ္ဆာန်တွေလည်းဖယားလောင်းလို့သာစိတ်ထဲကနှလုံးသွင်းထားလိုက်တော့နော်လူလူချင်းချခြင်းရောဘယ်လိုနှလုံးသဲမလို့လေသူဖယားလောင်းဖြစ်တော့တယ်ဖယားဖြစ်မဲ့အုံနေငယ်ဖြစ်တော့တယ်ဆိုပြီးတော့เนาะအဲ့လိုဘယ်လိုပဲဖြစ်ဖြစ်ပေါ့လေယောနီတော်လေးဝင်လိုက်တယ်ဆိုရင်တော့မတက်ဖြစ်ဖို့အရေးကြီးတာကိုအဲ့တော့ရေပုံရမှတ်မယ်ဆိုရင်တရိတ်ဆန်နေဆိုရင်တော့အကောင်ကြီးရင်အပြစ်ပိုကြီးတယ်အကောင်သိရင်အပြစ်ငယ်နေတယ်ဒါပေမဲ့ဂုံအထူးရှိတဲ့ပါရမီအထူးတွေရှိတဲ့ဖယားလောင်းတရိတ်ဆန်ကိုသွားနှိမ့်ဆက်မြင်တော့အဝီစီးထီကိုကြာသွားနိုင်ပါတယ်ဂုံအထူးရှိတဲ့လူစားရှိတဲ့ပုံကိုယ်တွေကြတော့ခုနဂုံနဲ့ပဲအဓိကထားပြီးတိုင်းတာရမယ်သီလသမာဓိပညာဂုံကြီးတဲ့ပုံကိုယ်ကိုတတ်လို့ရှိရင်ပို့ပြီးတော့ပြည့်ကြည့်တယ်သီလသမာဓိပညာနဲတဲ့ပုံကိုယ်ကိုတတ်ရင်တော့အပြစ်နဲတယ်ပေါ့အကောင်ကြီးတာသေးတာကအဓိကမဟုတ်ဘူးသီလသမာဓိပညာကြီးပေမဲ့လူကသေးသေးကွဲကွဲပူပူညံ့ညံ့ကလေးဖြစ်နေမယ်ဒါပေမဲ့သူ့ကိုသွားပြီးတတ်လိုက်မယ်ဆိုတော့ဟိုအကောင်ကြီးကြီးနဲ့ဘာမှသီလသမာဓိပညာမရှိတဲ့ဆံကုံမြေလေးတတ်တာထက်ပို့ပြီးတော့ပြည့်မကြည့်ဘူးလားအပြစ်ကြီးတယ်လူကိုတတ်တဲ့ခါကျတော့အကောင်အကြီးသေးသွားမကြည့်နဲ့ဂုံအကြီးသေးကိုကြည့်ရမယ်ဂုံအကြီးဂုံညင်းတူနေလို့ရှိရင်တော့သီလသမာဓိပညာဂုံညင်းတူရင်တော့အကောင်ကြီးတဲ့သူတတ်တာကပူပြီးအပြစ်ကြီးတာပေါ့နော်အကောင်သေးတာကအပြစ်သေးတာပေါ့ဘာလို့လဲဆိုတော့အကောင်ကြီးတော့သေဖို့တော့ကိုပူပြီးတော့လုံလဝရိယဆက်ရတာကိုနော်တခါလှီးယုံနဲ့မပြီးဘူးပေါ့လေဆယ်ကဆန်းကားကလှီးရတာဒါကြောင့်အကောင်ကြီးလို့ရှိရင်တော့ပူပြီးတော့အပြစ်ကြီးပါတယ်အကောင်ညင်းလဲတူတယ်ဂုံညင်းလဲတူတယ်ထတ်တူထတ်မြဖြစ်နေတယ်ဆိုရင်တော့ဘယ်နဲ့လုံကိလေသာအကြီးအသေးလုံလဆိုင်မှုအကြီးအသေးပေါ်မူတည်ပြီးတော့အပြစ်ကြီးသွားပါတယ်အပြစ်ကြီးသေးကွာသွားပါတယ်ကိုယ်စိတ်ထဲကတက်ချင်တဲ့ဒေါသပူကြီးတယ်ဆိုရင်ပူပြီးအပြစ်ကြီးမှာပေါ့တက်တဲ့လုံလဝရိယအားဆိုင်မှုပယောဂကပူပြီးတော့ကြီးတယ်ဆိုရင်အပြစ်ပူကြီးမှာပေါ့ ဒါတော့အကောင်ချင်းလဲတူတယ်ဂုံချင်းလဲတူတယ်ဆိုရင်ကိလေသာအကြည်အသေးပယောဂအကြည်အသေးပေါ်မူတည်ပြီးတော့အပြစ်အကြည်အသေးကွာသွားပါတယ်ပယောဂဆိုတာလုံလဆိုင်မှုပယောဂကိုပြောတာနော်အဲ့ဒီပယောဂကလည်း6မျိုးရှိပါတယ်တာဟထိကပယောဂတာဟထိကပယောဂဆိုတာကိုယ်တိုင်ဒုံနဲ့ခုံဒုံနဲ့ရိုက်ဓာတ်နဲ့ခုံစသည်အားဖြင့်လက်နဲ့ကိုကိုယ်လက်နဲ့ဓာတ်ရိုက်ကင်ထားပြီးတော့တစ်ဖက်သားကိုတတ်တာအဲ့ဒါကြတော့တာဟတိကဘယောဂကိုယ်တိုင်တတ်ခြင်းပေါ့နော်အာနတ္တိကဘယောဂဆိုတာကဒီလူကိုတတ်လိုက်ဒီကောင်ကိုတတ်လိုက်ဆိုပြီးတော့စေခိုင်းပြီးတတ်ပါဇက်ကထုတ်ပြောပြီးပါဇက်ကပြောပြီးတော့ပဲဖြစ်ဖြစ်စာနဲ့ရေးပြီးတော့ပဲဖြစ်ဖြစ်မျက်စိမျက်နှာလက်ဟန်ချင်စတဲ့အရေးနမိတ်ပြပြီးတော့ပဲဖြစ်ဖြစ်အသက်ခိုင်းတာကြတော့အာနတ္တိကဘယောဂစေခိုင်းပြီးတော့တတ်တာနောက်တစ်ခုကနေတ္တကိယဘယောဂပြစ်လွတ်ပြီးတော့တတ်တာဒါနဲ့လှမ်းပြစ်လိုက်တာလေးနဲ့လှမ်းပြစ်လိုက်တာတနတ်နဲ့လှမ်းပြစ်လိုက်တာစသည်အားဖြင့်ပေါ့လက်နဲ့ကိုကိုယ်လက်နဲ့ဓာတ်ရိုက်ထိပြီးတော့တစ်ဖက်သားကိုတတ်တာမဟုတ်ဘဲနဲ့ကိုယ်လက်နဲ့ကိုယ်လက်ကနေလက်နဲ့တစ်ခုကိုပြစ်လွှတ်လိုက်ပြီးတော့အသက်ခံရတဲ့ပုဂ္ဂိုလ်စီရောက်သွားပြီးတော့မှတတ်တာပေါ့အဲ့ဒီလိုလေးမြတနတ်အဆက်ရှိတဲ့လက်နဲ့နဲ့ပြစ်လွှတ်ပြီးတော့တတ်တာကိုတော့နေတ္တကိယဘယောဂပြစ်လွှတ်ပြီးတတ်ခြင်းပေါ့ဘာမှလို့မှတ်မယ်ဆိုရင်တော့နောက်တစ်ခုကထာဝရဘယောဂထာဝရဆိုတာမြဲနေတာကိုပြောတာတတလုံးမြဲတယ်လို့မဆိုလို့ဘူးဟိုယုတ်နံပရမတ်ရဲ့သဘောနဲ့မဆိုင်ဘူးထာဝရဆိုတာကြာကြာတည်နေတာပေါ့ဥပမာလူတွေတွင်းနေကြပြီးသိအောင်ဆိုပြီးတော့တွင်းတူထားတာညောင်းနေထောင်ထားတာမိုင်းနေထောင်ထားတာအဲ့ဒါကိုထာဝရပယောဂါလို့ခေါ်တယ်ဒီတွင်းကြီးကတူးထားပြီးလို့ရှိရင်မဖို့မချင်းရှိမနေဘူးလားရှိနေတယ်တချို့ခြံတွေဘာတွေမှမရှိဘူးလားညောင်းထောင်ထားတယ်ဆိုတာတွင်းတူပြီးတော့အဲ့ဒါထာဝရပယောဂါနဲ့တတ်တာနော်နောက်ပြီးတော့တတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒါတနက်ဘုံအမြောက်အဆက်ရှိတဲ့လက်နဲ့တွေကိုပြုတ်လုထားတာကိုလည်းထာဝရဘယောဂါလို့ခေါ်တယ်။ကိုကိုတိုင်ပြစ်လွတ်ပြီးတော့မတတ်ပေမဲ့တတ်ဖို့အတွက်တတ်ချင်တဲ့သူတွေတတ်ဖို့အတွက်လက်နဲ့ကိုအစင်းသင်းဖြစ်အောင်လှုပ်ပေးထားတယ်ဆိုရင်လည်းဒါထာဝရဘယောဂါနဲ့တတ်တာပဲ။နားလည်လို့အောင်ပြောရမယ်ဆိုလို့ရှိရင်တော့ဥပမာဂျဘိုးသက်စီတွေဘာလို့ထုတ်တဲ့လူတွေမရှိဘူးလား။ဒီထဲတော့မပါလာဘူးထင်ပါတယ်နော်။အပါလေတိခံပေါ်တရားရှိဆိုတာကတော့ပြောရမှာဘူးအဲ့ဒါဂျဘိုးသက်စီထုတ်လုပ်တယ်ဆိုလို့ရှိရင်ကိုကိုတိုင်းတော့ဂျဘိုးမတတ်ဘူးသားဂျဘိုးသက်ရှင်တဲ့လူတွေတတ်ဖို့အတွက်အစင်းနဲ့ဖြစ်အောင်လုပ်ပေးထားတာမဟုတ်ဘူးလားလုပ်ပေးထားတာဒီဂျဘိုးသက်စီကမသုံးမချင်းထာဝရရှိနေတာကိုအချင်းကြာကြာရှိနေတာဒါကြောင့်အဲ့ဒီလိုဂျဘိုးသက်စီထုတ်လုပ်တဲ့သူခြင်စည်းခွေတွေထုတ်တဲ့လူပေါ့ခြင်စည်းခွေကလည်းရိုးရိုးခြင်ပြင်းအောင်လုပ်တဲ့ခြင်စည်းခွေကတမျိုးတချို့ကြတော့ကြောင်ညာကလေးကဒုတ်ဒုတ်နဲ့တခါတည်းခြင်နေတကောင်မီးတကောင်သေတဲ့အတန်နေမပါဘူးလားချင်းသေးဖို့အာမခံပါတယ်ဆိုပြီးတော့ကြောညာတာလေတချို့အဲ့ဒါဆိုလို့ရှိရင်လည်းချင်းသေးခွေထုတ်လုပ်တဲ့ပုဂ္ဂိုလ်လည်းဒါပါဏာတိပါဒထိုက်တာပဲထာဝရပယောဂနဲ့တတ်တာအဲဆိုဂျဘုဒ္ဒဆေးချင်းသေးခွေဆိုင်တင်ပြီးရောင်းတဲ့လူတွေလည်းပါတာပဲနော်ဘာလို့လဲဆိုတော့ဂျဘုဒ္ဒချင်းတဲ့လူချင်းသက်ချင်းတဲ့လူတွေအတွက်ကိုယ်ကအစင်းနဲ့လုပ်ပေးထားတာကိုအဲ့ဒါကြောင့်အဲ့ဒါထာဝရပယောဂလို့ခေါ်ပါတယ်ဒါအရေးကြီးတယ်နော်ပါဏာတိပါဒဆိုတဲ့လူတွေကဟိုလွယ်လွယ်လေးပဲတွက်နေကြတာဥစဉ်တို့တခါတရက်ကပြောပါတယ်ဥစဉ်တော်သင်းလိုက်ပြီးကြတော့ပါဏာတိပါဒကြောင့်ဟောမယ်ပါဏာတိပါဒနဲ့ပတ်သက်လို့သိချင်တာလေးရှိမေးပါဆိုတော့မေးစရာမရှိပါဘူးတဲ့ပါဏာတိပါဒဆိုတာသူများတဲ့မတတ်ပြီးရောပေါ့တဲ့မတတ်ယုံနဲ့မပြီးသေးဘူးအဲ့တော့သာဝရပယောဂဆိုတာခုနသူတစ်ပါးကိုတတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လက်နဲ့တည်းဆေးဝါးရီပြုလုပ်ဖန်တီးထားတာကိုရောင်းချတာကိုသာဝရပယောဂလို့ခေါ်တယ်နော်ဟိုမိစ္ဆာဇီဝရီထဲမှာလည်းပါတာပဲမလားအစိရောင်းခြင်းတို့လက်နဲ့ရောင်းခြင်းတို့ဆိုတာနော်နောက်တစ်ခုကဝိဇ္ဇာမယပယောဂဝိဇ္ဇာဆိုတာဒီနေရာမှာတော့လောကီကန္တာရီအင်းအိုင်ကလေးလက်ဖွဲ့မနန်းဓာတ်ရိုက်တဲ့ဆင်ဆက်ရှိတဲ့အဲ့ဒီလိုအောက်လန်းပညာတွေနဲ့တတ်တာကိုကြတော့ဝိဇ္ဇာမယပယောဂအောက်လန်းပညာရက်တွေနဲ့တတ်ခြင်းလို့ဆိုလိုပါတယ်နောက်တစ်ခုကအိဒိမယပယောဂကံကြောင့်ဖြစ်တဲ့တကူကမ္မစိတ်တိလို့ခေါ်တာပေါ့ကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာဆိုပြီးတော့ငကားတွေပါရေးဆိုလို့ရှိရင်မျက်စောင်းထိုးလိုက်ရင်ပြာကျသွားတယ်ဆိုတာမကြဘူးလားအဲဒီလိုမျိုးပေါ့ငကားမျက်စောင်းထိုးလို့သူတစ်ပါးကိုပြာကျစေနိုင်တယ်ဆိုတာကမ္မစိတ်တိလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့တကူဒီမျက်စောင်းထိုးရင်ပြာကျတဲ့တကူရဖို့တဲ့အဲ့ဒီငကားဘာမှကျင့်စရာမလိုဘူးသူကံတဲ့သူရပြီးသားနော်ဝိသဝေနမင်းကြီးတို့လည်းပဲသောတာပန်မဖြစ်ခင်တုန်းကစိတ်ဆိုးလို့မျက်စောင်းထိုးလိုက်လို့ရှိရင်ဘလူတွေပေကြတာပဲတဲ့ဒီဟိုကျောင်းမှာပိတုလို့ခေါ်တဲ့မင်းတစ်ပါးရှိတဲ့အဲ့ဒီမင်းမှလည်းကံမစိတ်တိတကူတစ်ခုရှိတယ်လူတယောက်ကိုသေစေခြင်းနဲ့စိတ်နဲ့ကြည့်ပြီးတော့သူ့ရဲ့သွားအဆွဲလေးကိုခောက်လိုက်လို့ရှိရင်ဟိုတစ်ဖက်သားသေရောတဲ့အဲ့ဒါဆူလန်သူမနာဆိုတဲ့တထေးတယောက်ကိုဒေါသဖြစ်ပြီးတော့အဲ့ဒီပိတုမင်းက သူ့ရဲ့သွားအဆွေလေးကိုလက်နဲ့ခောက်ထက်လိုက်တာအဲ့ဒါဟုတတိသေးရောပဲတဲ့အဲ့လိုကမ္မစိတ်တိကံကြောင့်ဖြစ်တဲ့တကူနဲ့တတ်တာကိုတော့အဋ္ဌိမယပယောဂလို့ခေါ်ပါတယ်ပယောဂဘယ်နှပါးရှိလဲယောဂီတို့မှာပယောဂဘယ်နှပါးကန့်နေပေးချပြန်ဆက်ရမယ်နော်အဲ့တော့ဂုံအထူးရှိတဲ့လူစရှိတဲ့တရားဝါဒီမှာကောင်လဲတူတယ်အကောင်လဲတူတယ်ဆိုရင်ကိလေသာအကြီးအသေးပယောဂအကြီးအသေးပုံမူတည်ပြီးတော့အပြည့်အကြီးသေးกว่าတယ်ဆိုတာမှတ်ပါပယောဂ6ပါးကိုလည်းတခါတည်းတွဲပြီးတော့မှတ်ထားပါကွက်ကိုညံနဲ့ချဲ့ပြီးတော့စဉ်းစားတော့ဒါကဥစဉ်တော့ကနမူနာလောက်ပဲပြောတာပါဏတိပါဒဆိုပြီးတော့ခလေးကလေးကသိတာပဲဆိုပြီးတော့ပုပ္ပောဒနာမူတဲ့နဲ့ပြောမယ်ဆိုရင်9နာရီထိုင်ပြောလဲမကုန်ဘူးเนาะအခုဒီမှာပါဏတိပါဒဆိုတဲ့စကားလုံးလေးရှင်းတဲ့ကို9နာရီပဲပြေတော့မယ်အဲ့တော့အဲ့ဒီပါဏတိပါဒဟာသိရင်အပင်ငရဲကိုကြစည်းနိုင်တယ်ငရဲကလွတ်လာပြန်တော့လေငရဲကလွတ်လာလို့လူဖြစ်ပြန်တော့လေကျက်တည်ရရှိတင်းတင်းတဲတဲလေးဖြစ်သလားဆိုတော့မဖြစ်ဘူးတဲ့လောက၌အကောင်းဆုံးသောအရာဆိုတဲ့စာအုပ်ထဲမှာပါဏတိပါဒရဲ့အပြစ်ပြတဲ့ဆောင်းပုတ်လေးရေးထားပါတယ်ကြက်ထားပါလို့လည်းအဲ့ဒီထဲမှာရေးထားပါတယ်ဆိုကြသမအောင်သူ့တဲ့တန့်ရင်ရမယ်အပြစ်ပြတဲ့ဆောင်းပုတ်ကလေးပါတရားဟောမလဲဆိုရင်တော့အရှင်ဖုရားအဟောင်းမဟုတ်နဲ့အသစ်ဟောပါအသစ်ဟောပါတယ်အဟောင်းတွေကမေးလိုက်တော့လေမရတော့ဘူးเนาะပါဏတိပတ်သူတ္တတကချွတ်တဲ့အင်္ဂါမွဲပြရုပ်တွင်အာအင်ချူရင်းလှင်ခြင်းလဲဝီဘေးကိုကြောက်တဲ့အသက်ခံရာအနာများလျက်ချွေရန်ပြည့်၍အသက်တူလျက်ပြည့်များစွာသည်ရှောင်ကအပြန်အကျူးတည်တဲ့မတိုင်ပြီးတော့ပါဘူးအချိန်မရတော့ဘူးเนาะအဲ့ဒါပါဏတိပတ်သူတ္တတကသူတစ်ပါးရဲ့အသက်ကိုတတ်မယ်ဆိုရင်ချွတ်တဲ့အင်္ဂါခုနအပင်ငရဲကြတဲ့အပြစ်ပြီးလို့ကံရတဲ့ကံကျွင်းကိုပြောတာနော်ပါဏတိပါဒကြောင့်အဝီစီငရဲကြတာတို့ငရဲကြတာတို့တရိษံဖြစ်တာတို့ပြိတ္တာဖြစ်တာတို့အသူရကဲဖြစ်တာတို့အဲ့ဒါတွေကတော့ကံရှင်းလို့ခေါ်တယ်လူဖြစ်ပြီးတော့အသက်တူခြင်းအနာများခြင်းစတာကိုတော့ကံကျွင်းလို့ခေါ်ပါတယ်အခုဆောင်ပုထမပါတဲ့အပြစ်တွေကကံကျွင်းနေပါပါဏတိပတ်သူတ္တတကချွတ်တဲ့အင်္ဂါအင်္ဂါချွတ်ရင်းတတ်ပါတယ်မျက်စိနာနာအင်္ဂါခြေလက်တွေမပြည့်မစုံဖြစ်တတ်တယ်ဒါလည်းကိုတူသောအကျိုးပေးတာပါပဲကိုကသူတစ်ပါးအသက်ကိုတတ်စင်တော့ကဒီလိုအကျိုးတွေဖြစ်အောင်လုပ်ခဲ့တာကိုကိုကတော့အသက်သေးသောပြီးရောဆိုပြီးတော့တတ်လိုက်ပြီမဲ့သူတစ်ပါးကိုဆိုပြီးတော့လဲပြီးညှက်တတ်လိုက်တဲ့ဆိုရင်မျက်လုံးကြီးပြူးထွက်မလာဘူးလားပြူးထွက်လာတယ်နော်ဒါကြောင့်မလို့သူတို့ကသေကန်လေးမှတုံ့ပြုံလေးနဲ့သေသွားတာမဟုတ်ဘူးအင်္ဂါချွတ်ရင်းပြီးတော့သေသွားတာမျက်လုံးကြီးပြူးထွက်လာတယ်ရှာကြီးထွက်လာတယ်ဟုတ်တယ်မလားအဲ့ဒါဒါနဲ့ခုတ်တုံးနဲ့ရိုက်စားသည်တစ်ခုခုလွှတ်ရင်လည်းမျက်နှာကြီးတွေရှုံ့မဲ့ပြီးတော့ခန္ဓာကိုယ်အင်္ဂါအစိမ့်ပိုင်းတစ်ခုခုကတော့ဖောက်ပြန်ပျက်စီးသွားတာပဲတေကန်ဒီလေးမှာအသက်ခံရတဲ့ပုဂ္ဂိုလ်အင်္ဂါတွေချွတ်ရင်းဖောက်ပြန်သွားတော့ကို့အကျိုးပြီးတော့လည်းပဲကံကျွင်းအနေနဲ့အကျိုးပြီးတော့လည်းမျက်စိနာနာအင်္ဂါခြေလက်တွေကပုံမှန်အတိုင်းမဖြစ်ပဲနဲ့ချွတ်ရင်းနေတတ်ပါတယ်မျက်လုံးကြီးပြူးပြဲနေတာတို့ပါတို့ပေါ့နော်ပါဏတိပတ်သူတ္တတကချွတ်တဲ့အင်္ဂါမွဲပြရုပ်တွင်အရင်အစင်အသွင်တရံကလည်းကြီးကြီးလင်းလင်းဝင်းဝင်းပပဆူဆူပြပြမရှိဘူးတဲ့မွဲမွဲချောက်ချောက်ပြပြနှမ်းနှမ်းပိမ့်ပိမ့်ကက်ကက်တဲ့ကဲဒီယောဂီတို့ကဆူဆူပြပြဖြစ်ချင်တာလားမွဲမွဲချောက်ချောက်ဖြစ်ချင်တာလားဆူဆူပြပြဖြစ်ချင်တဲ့တဏ္ဍာခတဏ္ဍာကြီးတော့ပြီးမဲ့ပုံမပေါ်တော့ပါဘူးအဲ့ဒါမွဲပြရုပ်သွင်းနဲ့အရင်အစင်ကကြီးကြီးလင်းလင်းဆူဆူပြပြလန်းလန်းဆန်းဆန်းမရှိဘဲနဲ့မွဲမွဲချောက်ချောက်ပြပြနှမ်းနှမ်းဖြစ်နေပါလေတဲ့ဒါလည်းပဲသူ့ကြောင့်နဲ့သူပဲပေါ့သေကန်ကြီးကြတော့သေတဲ့လူကအသားသေးဝင်ပြီးသေသွားတဲ့လူရှိလားမရှိဘူးနော်ကြောက်ပြီးတော့တခါတည်းအသားကြီးပြာဟောက်ဟောက်ပြီးတော့ကိုသေသွားရတာဒါကြောင့်အကျိုးပြီးတော့လည်းအသားမွဲချောက်ချောက်ပြာနှမ်းနှမ်းပဲဖြစ်တာပဲမွဲပြာရုပ်သွင်းအာအင်ချွရင်းသူတစ်ပါးတဲ့တတော်အသက်ခံရတဲ့ပုဂ္ဂိုလ်ကသူတစ်ပါးကတတ်လိုက်ပြီးဆိုတာနဲ့ဟိုဓာတ်နဲ့မခုတ်ပါသေးဘူးဒုနဲ့မရိုက်သေးဘူးထားပါအောင်ကိုတတ်ဖို့လာတဲ့ဆိုရင်ကိုအားရမရှိကြောက်သူတွေမတုံဘူးလားတုံနေအသက်ခံရတဲ့ပုဂ္ဂိုလ်ကတေကန်ဒီမှာအားရဆုတ်ယုတ်ပြီးတော့မှသေရတာဆိုတော့ကို့အကျိုးပေးတော့လေအာနေတဲ့သူဖြစ်တတ်တယ်ခြေတလန်းကိုတဏှာကြီးလောက်လှမ်းနေတာမျိုးပေါ့လေနော်အာမရှိဘူးအာမရှိဘူးနဲ့ခဏခဏအာစီတွေတလောက်စားနေတာမှအာကလည်းမရှိဘူးနဲ့ဆိုပြီးတော့မရှိဘူးလားအဲ့ဒီလိုလူတွေအဲ့ဒါဘာကြောင့်လဲပါဏတိပတ်သူတ္တကချွတ်တဲ့အင်္ဂါမွဲပြရုပ်တွင်အာအင်ချူရင်အာအင်နေပါတတ်ပါတယ်လှင်ချင်းလဲဝေလှင်မြန်ဖြက်လက်မှုမရှိဘူးတွတ်တွဲလက်လက်မရှိဘူးလေးလေးလန်လန်ထိုင်ထိုင်မှန်မှန်ဖြစ်ရပါတယ်
အတ္တခံရတဲ့ပုဂ္ဂိုလ်ကသေကံဤမှာလေတီလေကံနဲ့သေလဲရတာဆိုတော့ကိုယ်အကျိုးပြီးတော့လေလေတီလေကံပဲဖြစ်တာပေါ့နော်။အာရင်ချုံရင်နှင်းချင်းလဲဝေးဘေးကိုကြောက်တတ်ဘေးရန်အန္တရာယ်တွေပေါ်လာပြီဆိုလဲကြောက်တတ်တယ်တဲ့။တရေကြောက်တတ်ရတာနဲ့တစီကြောက်တတ်ရတာနဲ့ဟိုနာလေးမသွားရဲဒီနာလေးမသွားရဲတချို့များဘလောက်ကြောက်တတ်တုံးဆိုအိမ်ပေါ်မှာလူတွေရှိတယ်ဆိုအင်းအောက်ထက်မှာကိုတယောက်တည်းမနေရဲဘူး။လူတွေအကုန်လုံးမိသားစုကအင်းအောက်ရှိတယ်ဆိုကိုကပေါ်ထက်မှာတယောက်တည်းမနေရဲဘူး။လူတွေကဧကန်နဲ့ရှိတယ်ဆိုကိုကဧကန်နဲ့တယောက်တည်းမအေးရဲဘူး။အဲ့လိုလူတွေမရှိဘူးလား။အဲ့ဒါဘာလို့တော့သူများတက်တက်ခဲ့လို့နော်အဲ့ဒါကြောက်တတ်တဲ့ထေကနေရှိကြောက်တတ်ထေကနေရှိကြောက်တတ်ဆိုတာသူတစ်ပါးအသက်တက်ခဲ့တဲ့ကံကျွင်းနေပါပဲဘေးကိုကြောက်တတ်အသက်ခံရဒါကတော့ရှင်းနေတာပဲသူများတက်ခဲ့တော့ကိုပြန်တက်ကိုပြန်ပြီးတော့အသက်ခံရတာပေါ့သူတစ်ပါးကတတ်မှမဟုတ်ဘူးကိုဘာသာကိုဇွဲကြိုးချသည်အစိတ်တော့သည်အဲ့ဒါဆိုလေဒါအသက်ခံရတာ ਨੇ အတူတူပဲကိုပြန်ပြီးအသက်ခံရတာပေါ့နော်အသက်ခံရအနာများလည်းအသက်ခံရတဲ့ပုဂ္ဂိုလ်ကလည်းတေကံဒီမှာအနာရောဂါတစ်ခုခုတော့ဖြစ်သွားတာပေါ့နော်။တယောက်နဲ့တယောက်တော့ထတ်တူထမြတော့မတူဘူးပေါ့။တချို့ကြတော့အနာရောဂါတွေဖြစ်အောင်ဖန်တီးပြီးတော့မှတတ်တာမျိုးလည်းရှိတယ်။ဆိုကြပါစို့ဖရာလက်ထက်ကပုတိကတ္တတိတ်တမထေးဆိုတာကြားဘူးကြမှာပါ။မြတ်စွာဘုရားကိုယ်တိုင်ကိလနာအလုတ်ကြီးပြုစုခံရတဲ့ယဟန်တော်လေးပေါ့။သူဟာဟိုအတိတ်ဘဝတစ်ခုတုန်းကညှက်မှုဆိုးဖြစ်ခဲ့တယ်။ညက်တွေကိုရောင်းလို့တဏိတာရောင်းလို့မကုန်ဘူးဆိုလို့ရှိရင်တဏိတာရောင်းလို့မကုန်ဘူးဆိုတာပြီးတော့ငှက်တွေအများကြီးဖမ်းရတဲ့ခါကျတော့တဏိတဲ့တက်လိုက်လို့ရှင်လည်းရောင်းလို့ကုန်မှာမဟုတ်ဘူးအဲ့တော့တက်ပြီးတော့ထားမယ်ဆိုရင်အသားတွေကပုတ်သွားမယ်အဲ့ဒီခက်ကရေခဲတက်တာလည်းမရှိဘူးထင်ပါတယ်ကြည်ရတာအဲ့တော့အများကြီးကြိုးတက်ထားလို့လည်းမဖြစ်တော့တဏိစာရောင်းရလိမ့်မယ်ရုံလေးပဲတက်ရတာပေါ့အဲ့တော့ငှက်တွေဒီတိုင်းထားလို့ရှင်လည်းပြန်သွားမှာစိုးရတယ်အဲ့ဒါနဲ့တောင်ပန်းကြီးချိုးထားတယ်ခြေထောက်ကြီးချိုးထားတယ်ချိုးပြီးတော့မှတဏိယာမှာငှက်တွေစုပုံထားလိုက်တယ်ငှက်တွေကတောင်ပန်းလည်းကျိုးခြေထောက်တွေလည်းကျိုးဆိုတော့ဘယ်မှမပြန်နိုင်တော့ဘူးပေါ့ပြီးတော့မှသူအလှည့်ကြတဲ့ခါကျမှငှက်တွေကိုတတ်ပြီးတော့ရောင်းတာအဲ့တော့မတတ်ခင်မှာငှက်တွေတောင်ပန်းချိုးခံရလက်တွေချီတွေအချိုးခံရဆိုတော့အချိုးခံရတဲ့နေရာကျိုးပဲ့သွားတဲ့နေရာတွေမှာပြည်တွေတဲပြီးတော့အနာတွေဘာတွေမဖြစ်ဘူးလားဖြစ်တာပေါ့သွေးတွေသွေးစိတ်သွေးစိတ်နေတဲ့အနာတွေပေါက်ပြည်တွေယိုးနဲ့အနာရောဂါတွေဖြစ်ပြီးတော့မှသူ့မှာပင်ရတာဒါကြောင့်အကျိုးပေးတဲ့ဘဝကြတော့လေတစ်ခုလုံးအနှစိမ့်တွေပေါက်အိုးဘယ်လောက်ထိတောင်ကြီးလဲဆိုအုတ်ရှိတီလောက်ထိတောင်ကြီးသွားတယ်တဲ့အနာတွေကတဖြည်းဖြည်းနဲ့နော်နှမ်းစီလောက်ကနေစပြီးတော့ကြီးကြီးသွားလိုက်တာစီစီလောက်တွေစီဘူးစီလောက်တွေဒီလိုတွေဖြစ်ကုန်တာပေါ့ပြီးတော့လေအယိုးတွေလည်းကွဲအဲကုန်တယ်အယိုးကျိုးသွားတယ်ပေါ့အခုဒီပြည့်တဲ့အယိုးကျိုးတဲ့ယောဂတွေရှိလားအဲ့ဒါတကူလုံးပြည်တွေတစုစုသွေးတွေတွှဲရွှဲအယိုးတွေလည်းကွဲအဲပြီးတော့အယိုးအဲ့တဲ့ယောဂဖြစ်ပါတယ်တဲ့ဒါအတိတ်ကတုန်းကသူများတက်ကမတက်ခင်မှာအယိုးကွဲအောင်အနာစိမ့်နေပေါအောင်လှုပ်ခဲ့တဲ့အတွက်ကြောင့်ပါပဲ။ဒါကြောင့်သူတစ်ပါးအသက်ကိုတတ်လို့ရှိရင်ဖြစ်လျက်ဘဝအနာယောဂများတတ်ပါတယ်တဲ့။အနာများလျက်ချွေရန်ပြည့်၍အချမ်းရန်လည်းပဲပျက်စီးတတ်တယ်။ကိုချစ်တဲ့ခင်တဲ့သူတွေနဲ့ခွဲခွာရတတ်တယ်။ချစ်တိုင်းလည်းမညာ၊ညာတိုင်းလည်းမချစ်ဆိုတာမရှိဘူးလားလောကမှာ။အဲ့ဒါဘလို့လူတွေတို့ဟုတ်တယ်ဒီနေ့တရားနဲ့ကြည့်ရင်ဘာနာတိပါဒကြောင့်ပဲเนาะတခြားလည်းပဲဂုံတိုက်တာတို့ဟိုပြီးဟောပေါ့လေဘာခေါ်လဲပိသုနာဝါစာလို့ခေါ်တယ်ချစ်သူချင်းချင်းကွဲပြားတော့ဂုံတိုက်တဲ့ကံကျူးလွန်ခဲ့လို့ရှိရင်လေချစ်သူချင်းကိုရတဲ့အကျိုးခံစားရတာပါပဲသူတစ်ပါးအသက်တက်တယ်ဆိုကြည့်လိုက်ပေါ့အသက်ခံရတဲ့ပုဂ္ဂိုလ်မှလည်းသူ့မှာမိဘတွေဆွေမျိုးတွေညီကောင်မောင်နှမတွေမရှိနိုင်ဘူးလားရှိနိုင်တဲ့ကောင်မဟုတ်ရှိကိုရှိတာပေါ့လေเนาะမိဘရှိမယ်တငယ်ချင်းမိတ်ဆွေအပေါင်းအသင်းနေရှိမယ်ကျေစောရလမ်းမေးလမ်းမှာတွားနေတဲ့ခါချင်းလေးတချို့လက်ဆော့ချီစောနဲ့ကိုယ်လည်းဘာမှကြိုက်တယ်လည်းမဟုတ်ဘဲနဲ့ဖိချီပြီးတတ်တဲ့လူတွေမရှိဘူးလားအလကားနေခြေထောက်ရားပြီးတော့လေခြေထောက်အားပြီးတော့ပေါ့ကဲအဲ့တော့အဲ့ဒီမှာကိုယ်တတ်လိုက်တဲ့ခါချင်းလေးကသူ့ချစ်ချစ်စီတွားနေတာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်နော်ခါချင်းလေးမှလည်းသူ့မှာချစ်သူရှိတာပဲအဲ့တော့ခါချင်းလေးကသူ့ချစ်သူစီတွားနေတာသူ့ချစ်ချစ်နဲ့တွေ့ကျင်တော့ကိုယ်ကလမ်းကနေပြေးတက်လိုက်တော့သူ့ချစ်သူနဲ့တွေ့ရပါဦးမလားမတွေ့ရတော့ဘူးအဲ့ဒီလိုနဲ့အသက်ခံရတဲ့တော်ရီလည်းချစ်သူတွေနဲ့ကိုရတာဒီဘဏ္ဍကောင်ရှင်ကောင်ကိုမသိတော့ဘူးနော်ကဲချင်းတကောင်ရိုက်လိုက်တယ်ဆိုရင်ဒီတိုင်းပဲပေါ့သူ့မှလည်းသူ့ချစ်ချစ်လေးရှိမှာပေါ့အဲ့တော့သူတစ်ပါးအသက်ကိုတတ်တယ်ဆိုတာသူတို့ရဲ့ချစ်သူခင်သူတွေနဲ့ခွဲခွာကွေးကွင်းရအောင်လှုပ်လိုက်တဲ့သဘောနဲ့ဖြစ်နေလို့ကို့အကျိုးပြီးတော့လေချစ်တဲ့သူတွေနဲ့ခင်တဲ့သူတွေနဲ့ခွဲခွာကွေးကွင်းရတဲ့အကျိုးကိုခံစားရပါတယ်ဒါတတ်မှတော့မဟုတ်ပါဘူးချစ်သူနဲ့ခွဲတယ်ဆိုတာကဒီချစ်တိုင်းလည်းမညာဆိုတဲ့တရားကတော့တရားကိုဟောရမယ့်သဘောတောင်ဖြစ်နေတယ်နော်ဆိုတော့တတ်တဲ့စိတ်ကြီးမရောက်တော့အိမ်မှာဟိုသူများအိမ်မှာကြောင်သားပေါက်ကလေးပေါက်တယ်ဆိုတော့ကြောင်လေးချစ်တာနဲ့အိမ်ခေါ်မွေးတဲ့လူတွေမရှိဘူးလားဆိုတော့အဲ့ဒီကြောင်လေးကလည်းသူ့အမေနဲ့လည်းခွဲရတယ်သူ့ညီကောင်မောင်နှမတွေနဲ့လည်းခွဲရတယ်အဲ့ဒီလို့ဆိုတော့ကို့အကျိုးပြီးတော့လေကို့ချစ်တဲ့သူတွေနဲ့ခွဲရမှာပေါ့ကို့ချစ်တဲ့သူတွေနဲ့ခွဲခြင်းလား ကြောင်လေးတော့မချစ်ဘူးလားကြောင်လေးတော့လို့တော့မှမဖြတ်သေးဘူးသွားယူပြီနော်တချို့ဆိုလို့ရှိရင်လည်းငှက်ကလေးတွေချစ်လို့ဆိုပြီးတော့ငှက်မျိုးစုံအဆောင်ရင်းလေးနဲ့ထိုက်ပြီးတော့မွေးကြတယ်တချို့ကလည်းငါးကလေးတွေမွေးကြတယ်အမွေးခံရတဲ့အဲ့ဒီတိရစ္ဆာန်လေးတွေလောလောဆယ်မသေးပေမဲ့လို့သူတို့ချစ်တဲ့ခင်တဲ့သူတွေနဲ့ခွဲခွာကွေးကွင်းနေရပါတယ်အဲ့ဒါဆိုရင်သူများအသက်တမ်းမှချစ်သူနဲ့ကွဲရမှာမဟုတ်ဘူးသူတစ်ပါးကိုသူတို့ချစ်တဲ့သူတွေနဲ့ခွဲခွာကွေးကွင်းရအောင်လုပ်ပြီးတော့အိမ်မှာငါးကလေးကြောင်နေမွေးထားလို့ရှိရင်လည်းပဲကိုယ်လည်းချစ်သူနဲ့ခွဲရမှာပဲကြောက်ပေါ်တာမပေါ်တာတော့တပိုင်းတကန်နာထားပေါ့နော်အဲ့တော့အနာမြလည်းရဲ့ချူရန်ပြည့်ပြီသူတစ်ပါးတဲ့တတ်တဲ့ပုဂ္ဂိုလ်ဟာချစ်သူခင်သူနဲ့လည်းခွဲချူရန်နေပျက်စီးတတ်ပါလေတဲ့ချူရန်ပြည့်ပြီအသက်တူလျက်အသက်လည်းပဲတူတယ်ဒါလည်းပြောစရာမလိုပါဘူးနောက်ထပ်10နှစ်နေရဦးမယ်လို့ခုသွားသားလိုက်တော့10နှစ်တူသွားတာပေါ့အဲ့သူတစ်ပါးကိုအချိန်မစိတ်ခင်သေအောင်ထုတ်လိုက်တာဆိုတော့ကိုယ်ကြတော့လေအသက်တူတာပါပဲအသက်တူလည်းပြင်းများစွာသည်ဒါပြစ်တွေများလုံးလာပါတယ်ရှောင်ကအပြန်အကျိုးဒီရှောင်လိုက်မယ်ဆိုရင်သူရဲ့ဆန့်ကျင်မဲ့အကျိုးတွေရမယ်ဘယ်လိုရမလဲကောက်ကိုပြန်တွက်တော့နော်ဆိုတော့ဗဏ္ဏတိပတ်သူတက်ကချွတ်တဲ့အင်္ဂါတတ်တဲ့လူကအင်္ဂါချွေးနေတဲ့ဆိုရင်မတတ်တဲ့လူကြတော့အင်္ဂါမချွေးရင်တော့အင်္ဂါပြည့်စုံတယ်မျက်စိလေးလည်းမျက်စိနေရနာနှာခမ်းလေးလည်းနှာခမ်းနေရသူ့နေရနဲ့သူချွတ်ကြလှပါတယ်စသည်အဖြစ်ချက်ထွင်ပြီးတော့ဒါသဘောပေါက်လိုက်တော့ဒါကြောင့်ပါဏာတိပါဒသူတစ်ပါးအသက်ကိုတတ်တယ်ဆိုတာကံရှင်းအဖြစ်ငရဲကြစေနိုင်တယ်တဲ့နေတဲ့နည်းနည်းလေးတက်တာမယ်ဆိုရင်တော့တရိစ္ဆာန်ဖြစ်မယ်ပိဋ္ဌာဖြစ်မယ်သူတကယ်ဖြစ်မယ်ပေါ့အဲ့ဒီငရဲစားတဲ့အပေလေးပုံကလွတ်လာလို့လူဖြစ်ပြန်တော့လေလူကောင်းဖြစ်မလားလူဆိုးဖြစ်မလားလူဆိုးဆိုးဖြစ်မလားလူမွဲမွဲဖြစ်မလားလူမွဲမွဲလူ၆၆ပဲဖြစ်လိမ့်မယ်တဲ့လူစင်မမီတဲ့သူဖြစ်မယ်ပေါ့နော်အဲ့တော့လူဖြစ်ပြန်တော့လည်းပဲလူစင်မမီတဲ့အကျိုးအကံအပဲ့အစုပ်ပဲဖြစ်ရတတ်တဲ့အတွက်ကြောင့်သူ့အသက်သက်ချင်းဆိုတာရှောင်ကျင်သင်ပါလေအဲ့တော့ရှောင်တဲ့အခါမှာတော့ရှောင်နီးကနှစ်မျိုးရှိတယ်အရိယာတို့ရဲ့ရှောင်နီးရဲ့ပုထုဇဉ်တို့ရဲ့ရှောင်နီးရဲ့ပုထုဇဉ်ရဲ့ရှောင်နီးမှလည်းနှစ်နီးထပ်ခွဲလိုက်တော့ရှောင်နီးသုံးမျိုးဖြစ်သွားတာပေါ့အဲ့ဒီဆံမှုလေးဆိုကြည့်ရအောင်မဖြင့်ပေခွာဆောက်တီကရှောင်ပါပပင်းတွေမဖြင့်ပဲခွာဆောက်တီကရှောင်ပါပက်ပင်တွေသုံးခေါက်စုအရိယာပုဂ္ဂိုလ်ရဲ့ရှောင်ခြင်းကတော့မဲ့နဲ့ပယ်ပြီးတော့ရှောင်တာသောတာပတိမဲ့ကိုရသွားပြီဒါအရိယာပုဂ္ဂိုလ်တွေမှာအောက်ဆုံးဆင့်ကသောတာပန်ပေါ့နော်ဒါအများသိပြီးသားပါသောတာပန်တက္ကရာကံအနာကံယဟနာဆိုပြီးတော့အရိယာပုဂ္ဂိုလ်၄ဆင့်ရှိတယ်မဲ့၄ဆင့်ရှိတယ်အဲ့ဒီမှာအောက်ထစ်ဆုံးဖြစ်တဲ့သောတာပတိမဲ့ကိုရပြီးသွားပြီဆိုရင်သူတစ်ပါးအသက်ကိုတတ်ခြင်းနဲ့တဏှာစရှိတယ်တဏှာဒေါသမာနဒိဋ္ဌိစသည်အဖြစ်ပေါ့လေသူတစ်ပါးအသက်ကိုတတ်ခြင်းနဲ့ကိလေသာကိုအမြစ်ပြတ်ပယ်တတ်ပြီးသားဖြစ်သွားတယ်။ဒါ၅ပါးသီလလုံးကိုကျူးလွန်ခြင်းနဲ့ကိလေသာတွေပယ်ပြီးသားပါပဲ။ဒီနေ့ကတော့ပါဏာတိပါဒအကြောင်းတစ်ခုပဲပြောတာဆိုတော့အဲ့ဒါပဲကွက်ပြောပါရစေ။သူတစ်ပါးရဲ့အသက်ကိုတတ်ခြင်းဖြတ်ခြင်းနဲ့ကိလေသာကိုသောတပတိမကအမြစ်ပြတ်ပယ်တတ်လိုက်ပြီ။ဒါကြောင့်သောတပန်ဆက်ရှိတဲ့အရိယာပုဂ္ဂိုလ်တွေကသူတစ်ပါးရဲ့အသက်ကိုတတ်ခြင်းနဲ့စိတ်ပေါ်ကိုမပေါ်တော့ဘူး။သူတစ်ပါးရဲ့အသက်တက်ချင်းမှအရိယာပုဂ္ဂိုလ်တွေရှောင်ကျင်နေဆိုတာတက်ချင်တဲ့စိတ်ပေါ်ရတဲ့နဲ့မသိမ်ပါဘူးလေမတော်ပါဘူးလေတတ်လို့တော့မကောင်းပါဘူးလေသူများပြောစရာဖြစ်နေပါလိမ့်မယ်လေတဏှာပါတယ်လေစသည်အဖြင့်အမျိုးမျိုးဆင်းရဲနှလုံးသွင်းပြီးတော့ရှောင်ရတာမဟုတ်တော့ဘူးတက်ချင်တဲ့စိတ်ပေါ်ကိုမလာလို့ရှောင်ကျင်ပြီးသားဖြစ်သွားတာနော်မကောင်းဘူးလားကောင်းတယ်တရားနာပိဋကမှာကျတော့ဘယ်လိုရှောင်ရတော့အော်သူများတက်တဲ့အသက်တို့လိမ့်မဟဲ့အနာရောဂါကြီးများလိမ့်မဟဲ့နဲ့ဒီလိုဆင်းရဲပြီးတော့ရှောင်ရတာမဟုတ်ဘူးလားဟုတ်တယ်အရိယာပုဂ္ဂိုလ်တွေကြတော့အဲ့လိုဆင်ញင်စရာကုန်မလို့တက်ချင်တဲ့စိတ်ပေါ်ကိုမလာတော့လို့အလိုလိုလုံပြီးသားဖြစ်သွားတာတိတ်ကိုအေးချမ်းတာပဲတိတ်ကိုတက်တာတာပါပဲအဲ့လိုဖြစ်အောင်ကတော့တရားနာပိဋကများဝိပဿနာလို့အားထုတ်ကြရမှာပါပဲနော်ဝိပဿနာလို့အားထုတ်ပုံအားထုတ်နည်းကတော့ဓမ္မတုဒ္ဒဆရာတော်များဟောကြားပြီးသားဖြစ်လို့ဥစဉ်တော့ကအထူးမပြောတော့ပစ္စုပန်ဖြစ်စေရုပ်အာယုန်နာအာယုန်လေးတွေကိုဖြစ်တိုင်းဖြစ်တိုင်းရှုမှတ်နေတဲ့ပုဂ္ဂိုလ်ကအမြဲတမ်းတတိရှိနေတယ်တတိအားကောင်းနေတယ်တတိအားကောင်းနေတော့ခြင်ရခြင်းနဲ့စိတ်ပေါ်လာတဲ့ဆိုရင်ကိုပဲအော်ခြင်ရခြင်းနဲ့စိတ်လေးပေါ်လာပါလားဆိုတာတန်းပြီးတော့မသိဘူးလားသိတယ်သိတာနဲ့အဲ့ဒီစိတ်ကလေးကို နန်းနန်းဆိုပြီးတော့ရှုမယ်ပေါ့ဒါမှမဟုတ်ရချင်တဲ့စိတ်ကလေးပြတ်သွားတဲ့သဘောလေးကိုမြင်အောင်ရှုမယ်ပေါ့နော်အဲ့တော့ချင်ရချင်တဲ့စိတ်ကလေးပေါ်လာတာနဲ့တန်းပြီးတော့သိလိုက်တဲ့ဆင်အော်ဒီစိတ်လေးကမကောင်းပါလားဆိုတာလည်းတန်းပြီးတော့မရိုက်ဖြစ်တော့ဘူးမကောင်းမှန်တာလားလို့သိရတဲ့နဲ့ရချင်တဲ့စိတ်ပေါ်နေထောင်နန်းနန်းနန်းနန်းသုံးမယုံနန်းဖြစ်ပြယုံနန်းဖြစ်ပြစသည်အဖြစ်ဒါမှမဟုတ်ရိုက်ချင်နေရိုက်ချင်နေစသည်အဖြစ်အရှိကိုအရှိတိုင်းရှုမှတ်သွားမယ်ဆိုရင်ရှုရင်းရှုရင်းနဲ့ရိုက်ချင်တဲ့စိတ်ရိုက်ချင်တဲ့စေတနာရိုက်ခြင်းနဲ့ကိလေသာလေးရဲ့ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်နဲ့ဖြစ်ပြည့်နေတာမျိုးနဲ့ရိုက်ဖြစ်ပါအောင်မလားမရိုက်ဖြစ်တော့ဘူးအရိယာမဲနဲ့ပယ်နိုင်တဲ့အဆင့်ထိမရောက်တော့မှဝိပဿနာတတိအားကောင်းလို့ပယ်နိုင်နေဆိုရင်လေပုထုဇဉ်အနေနဲ့တော့ဒါအဆင့်မြင့်တယ်လို့ပဲပြောရမှာပေါ့နော်အဲ့ဒီလိုပြန်ဝိပဿနာအားထုတ်ရမှာပါပဲသောတာပန်ပုဂ္ဂိုလ်ကသူတည့်တက်ခြင်းနဲ့ကိလေသာပယ်လိုက်တယ်ဆိုတာကလေဝိပဿနာအားထုတ်လို့ပယ်နိုင်တာပါဒါကြောင့်ပါဏာတိပါဒဆိုတာလေးကိုလည်းပို့ဖို့မတွက်နဲ့ဝိပဿနာအားထုတ်မှမက်ဖို့ရမှအမြင့်ပြတ်ပယ်နိုင်တဲ့တရားတော်အဲဒါကြောင့်အရေးကြီးပါတယ်အဲ့တော့အရိယာပုဂ္ဂိုလ်တွေကတော့မက်နဲ့ပယ်တာဒါကိုသမုတ်စေတာဝိရတိလို့ခေါ်ပါတယ်ပါဠိလိုတော့နော်သမုတ်စေတာဆိုတာအမြင့်ပြတ်တာဝိရတိကရှောင်ကျင်တာကိလေသာကြောင့်စေတနာကိုတာကြောင့်ကိလေသာကိုအမြင့်ပြတ်ပြီးတော့ရှောင်ကျင်ခြင်းလို့ဆိုလိုပါတယ်ပုထုဇဉ်တို့ရဲ့ရှောင်ကျင်ခြင်းကတော့နှစ်မျိုးရှိတယ်တမာဒါနဝိရတိတံပတ္တဝိရတိတမာဒါနဆိုတာဆောက်တည်တာပါပဲဆောက်တည်သူနွားတက်တချင်းမှရှောင်ကျင်ပါမယ်ရှောင်ကျင်ပါမယ်ဖရာရှောင်ကျင်ပါဤစသည်အဖြင့်ဆောက်တည်ထားပြီးဆောက်တည်ထားတဲ့အတွက်ကြောင့်ရှောင်ကျင်တာဩငါသူတစ်ပါးတည်းမတက်ဘူးလို့ဆောက်တည်ထားတယ်တက်လို့မဖြစ်ဘူးဆိုပြီးတော့ကိုဆောက်တည်ထားတဲ့သီလသိက္ခာပုဂ္ဂလိကိုပြန်တတိယပြီးတော့ရှောင်ကျင်တာကိုတော့ဘာလို့ခေါ်လဲတကယ်ပြောရင်လည်းကိုမင်းနေဘာလို့ခေါ်တော့တမာဒါနဝိရတိစောက်တည်ပြီးရှောင်ခြင်းပေါ့နော်အဲ့ဒါစောက်တည်ပြီးတော့ရှောင်နေဆိုတော့ရှောင်နေဆိုတဲ့ကိုကရှောင်စရာအာယုန်နဲ့ဓာတ်ရိုက်တွေမှာရှောင်လို့ရတာပါနော်အခုဆိုတော့အခုတရားနာပိဋကများလည်းပဲပါဏာတိပါဒမှာရှောင်ခြင်းမယ်ဆိုတဲ့တိခါဘုစောက်တည်မထားဘူးလားအခုလောလောဆယ်သတ်စရာတရဝါကိုနာရှိလားမရှိဘူးကိုနာမှာသတ်စရာအာယုန်မရှိလို့မတတ်ဖဲနေတာကြတော့ရှောင်နေလို့ခေါ်လို့ရပါမလားရှောင်နေဆိုတာတသရာတွေ့ရတာနဲ့မတတ်မှရှောင်နေလို့ခေါ်တာဒီတော့တမာဒါနဝိတ္တိစောက်တည်ပြီးတော့ရှောင်နေဆိုတာကတသရာအာယုန်နဲ့မတွေ့သေးရင်တော့ဝိတ္တိမဖြစ်သေးဘူးတမာဒါနစေဒနာလို့ခေါ်တဲ့စောက်တည်တဲ့စေဒနာတော့ဖြစ်တယ်စောက်တည်ပြီးတဲ့အချိန်ကစပြီးတော့ငါသူများတဲ့မတတ်ဘူးသူများတဲ့မတတ်ဘူးသူများတဲ့မတတ်ဘူးဆိုတဲ့သိက္ခာပုလိငါစောက်တည်ထားတဲ့နဲ့ဒီလိုလေးတတိယပြီးတော့စေဒနာတွေတိုးတိုးနေတာကိုတော့တမာဒါနစေဒနာလို့ခေါ်ပါတယ်အဲ့ဒီမှာတတ်ဆရာအာယုန်နဲ့တွေ့ပြီဆိုတော့မှဆိုပါတော့ချင်ရိုက်ဖို့အာယုန်လေးနဲ့ကြုံလိုက်ပြီဆိုတော့အော်ငါသူ့အတက်မတက်ဘူးလို့ဆောက်တည်ထားတယ်မနဲ့တုန်းကဖခင်မှဆောက်တည်ထားတယ်ဘုန်းကြီးစီမှဆောက်တည်ထားတယ်တက်လို့မဖြစ်ပါဘူးလို့ဆိုပြီးတော့အဲ့ဒီလိုတတ်ဆရာအာယုန်နဲ့ပက်ပင်းတွေ့လို့ရှောင်လိုက်ပြီဆိုတော့မှဝိရတိဖြစ်သွားတယ်ရှောင်တာကလည်းဆောက်တည်ထားလို့ရှောင်တာဆောက်တည်ထားပြီးတော့ရှောင်တာမို့လို့တမာဒါနဝိရတိလို့ခေါ်ပါတယ်တော်ဒီနေရာမှာပြောမယ်ဆိုရင်လည်းပဲကိုဘသာကိုဖခင်စီမှဆောက်တည်လိုက်လေရတာပဲကိုဘသာကိုအိယာပေါ်မှာခေါင်းအောင်ပေါ်ဆောက်တည်လိုက်လေခေါင်းစီမှာဆောက်တည်လိုက်လေရတာပဲနော်တချို့ခေါင်းအောင်မှာပဲဆောက်တည်တာမှလားညအိပ်ပြီဆိုတော့မှလေနော်ခေါင်းစီကနေတီလာယူလိုက်လေရတာပါပဲတီလာကတီလာပေးတဲ့တီလာယူတဲ့လောကဝေါ်ဟာရအရသာပြောရတာဘယ်သူမှလည်းတီလာပေးလို့မရဘူးဘယ်သူမှလည်းတီလာယူလို့မရပါဘူးဦးစင်ကတီလာပေးတယ်ဆိုရင်ဦးစင်မှရှိတဲ့တီလာပေးရတာမဟုတ်ဘူးအဲ့လိုသာပေးလိုက်ရင်ကုံရကြီးရဲ့နော်တရားနာပေးတဲ့မျိုး၅ပါးတီလာပေးလိုက်တယ်ဆိုတော့ဦးစင်တို့မှဘုံကြီးတီလာက220ခွန်ရှိတာနှစ်နှစ်ခွန်ရှိတာပေါ့အဲ့ဒီနှစ်နှစ်ခွန်ကငါးပေးလိုက်တော့ဘာကြံတော့ကြနှစ်နှစ်နှစ်ပဲကြံတော့မှာပေါ့အဲ့တော့သူများငါးပါးတိလာပေးလို့ဖြစ်ပါမလားမဖြစ်ဘူးနော်စကားရတာပြောတာအဲ့ဒါဆိုတရားနာပေးလိုက်ကတိလိုက်ဒီဘုန်းကြီးစီငါးပါးတော့ယူလိုက်ဟိုဘုန်းကြီးစီငါးပါး10ပါးဖြစ်မသွားဘူးလားဖြစ်သွားမှာနော်ဟိုဘုန်းကြီးစီငါးပါးဒီဘုန်းကြီးစီငါးပါးဖရာစီငါးပါး15ပါးဟိုတိလိုက်ရှင်စီငါးပါးထပ်ယူအပါ20အဖေစီငါးပါးထပ်ယူ25စသည်ဖြင့်အများကြီးဖြစ်ကုန်မှာစကားရတာတီလာပေးတယ်တီလာယူတယ်ပြောတာတကယ်တော့ဘယ်သူမှလည်းပေးလို့မရဘူးဘယ်သူမှလည်းယူလို့မရဘူးတီလာယူတယ်ဆိုတာအမှန်ကတော့ဂတိပေးတာပါပဲနော်ဖယားစီမှာတီလာယူတယ်ဆိုရင်ဖယားကိုဂတိပေးတာတပီးတော့သူများတဲ့မတတ်ဘူးဆိုတာကိုအရှင်ဖယားကိုဂတိပေးပါတယ်ဘုန်းကြီးစီမှာတီလာသွားယူတယ်ဆိုရင်လည်းတပီးတော့သူတစ်ပါးအတဲ့မတတ်ဘူးဆိုတာကိုအရှင်ဖယားကိုဂတိပေးပါတယ်ဆိုပြီးတော့ဂတိလာပေးတာပါနော်တကယ်တော့တီလာပေးတယ်ဆိုတာဘုန်းကြီးကပေးတာမဟုတ်လူကပေးရတာနော်တိလာဆောက်တည်မယ်ဒီပါဏာတိပါဒမှာရှောင်ကျင်တဲ့တိလာကြီးကိုလုံယုံအောင်တပိတော့စောင့်ထိမ့်မယ်ဖះဆိုပြီးတော့ဘုန်းကြီးကိုဂတိပေးတာမလို့တိလာဘယ်သူကပေးတာတော့လူကပေးတာနော်အခုတရားနာပေးတာအများကြီးဆိုတော့ဥစဉ်တို့တော်တော်ရပြီဟန်ကြတာပဲနော်အဲ့ဒါကိုမသားကိုခေါင်းစီရယူတာနဲ့ဘုန်းကြီးစီရယူတာနဲ့ဘာကွာတော့ ကောင်းအောင်စီရယူတဲ့ခါကျတော့ကိုယ့်ဘာသာကိုချိုးကျင်လဲချိုးလိုက်မှာပေါ့ဖျက်ခနဲ့ဆိုလဲချလိုက်မှာပဲဖက်ခနဲ့ဆိုလဲတွယ်လိုက်မှာပဲပေါ့ဘုံကြီးစီရယူထားတော့ကျတော့အော်ငါဘုံကြီးစီရယူထားပါတယ်လေဘုံကြီးလူလူချင်းလိန်နာအားများလို့ဘုံကြီးတက်လိန်တယ်လို့ဖြစ်နေလိမ့်မယ်ဟောအဲ့ဒီလိုလေးနှလုံးသားတော့မရှောင်ဖြစ်ဘူးလားရှောင်ဖြစ်တယ်ဒါကြောင့်တချို့ကလည်းစကားကပ်ပြီးပြောတာကိုတီလာဆိုတာဘုံကြီးတော့ယူမှာမဟုတ်ပါဘူးကကိုယ့်ရင်ကိုယူလည်းရတာပဲဘုံကြီးကြောင့်တော့နေစရာမလိုပါဘူးဆိုပြီးတော့တရားတရားမရှိတာနဲ့ပဲဉာဏ်လိုလိုပညာလိုလိုနဲ့လှက်ပတ်ပြီးတော့ဘုံကြီးကြောင့်မတော်တဲ့လူတွေမရှိဘူးလားရှိတယ်အိမ်မှာခေါင်းစီကယူတာနဲ့ဘီလိုကြီးစီမှာသွားယူတာနဲ့မတူပါဘူးနော်ဘုံကြီးစီမှာယူတော့ဘုံကြီးကိုလင်းစားတဲ့စိတ်ကလေးနဲ့ကိုယ်တီလာကိုစောင့်ထင်းဖြစ်တယ်ပေါ့ဘုံကြီးစီကတီလာအငွေတက်ကလေးတွေလည်းအထိုက်လျောက်တော့ရရှိမယ်ပေါ့နော်အိမ်မှာနေပြီးတီလာယူတာနဲ့ဘုံကြီးကြောင့်တီလာသွားယူတာနဲ့ဘယ်တူမလဲအခုဆိုတော့ဥပုပ်တီလာဆိုလည်းကိုယ့်အိမ်မှာယူလည်းမဖြစ်ဘူးလားကဲ TV မှာယူလည်းမဖြစ်ဘူးလားမနေ့9နာရီကျတော့ TV စီမှာစီတော့ကိုယ်သိမ့်မလေးစားဘူးလေနော် TV ရတာရင်မကြည့်ဘူးဆိုပြီးတော့အဲ့ဘုံကြီးကြောင်းသွားတယ်ဆိုတော့အိမ်မှာ TV စီရယူရင်တီလာတစ်ခုပဲရမှာပေါ့ဘုံကြီးကြောင်းသွားတော့လူစရာတန်းစရာတွေနဲ့တော့ဒါနာကုသိုလ်လေးဖြစ်သွားတယ်ကျောင်းမှာမျက်လေးနှုတ်ပါလေးနှုတ်မျက်စိလေးလဲဝေယဝဆလို့တော့ဝေယဝဆကုသိုလ်လေးရသွားတယ်ချင်းချင်းတရားဆွေးနေတော့ကိုသိထားတဲ့တရားလေးပြောပြတော့တရားဟောရတယ်ဓမ္မဒေသနာကုသိုလ်ရတယ်အခုလို့သူတစ်ပါးဟောတဲ့တရားနာကိုဓမ္မမင်းဆွေချင်းချင်းပြောပြတာနားထောင်တော့ဓမ္မတဝနာကုသိုလ်တွေလည်းမတိုးဘူးလားတီလာတစ်ခုကိုဥတီပြီးသွားလိုက်ပြီမဲ့တီလာတွေမကဘဲနဲ့တခြားကုသိုလ်တွေပါတိုးသွားတယ်နော်ဒါကြောင့်ဘယ်မှာဆောက်တည်ဆောက်တည်ရတယ်ဆိုရင်ဘုန်းကြီးသွားဘုန်းကြီးကျောင်းသွားပြီးဘုန်းကြီးစီဆောက်တည်တာနဲ့တော့မတူပါဘူးအဲ့တော့တခါတော့ကဒကာကြီးတယောက်ရှိတယ်သူကဘုန်းကြီးတစ်ပါးစီမှာတီလာဆောက်တည်ပြီးတော့လဲထွန်းနေတယ်လဲထွန်းပြီးတော့ထွန်းနှုံးတွေပါတွေဖြုတ်နွားတွေပါတွေဖြုတ်ပြီးတော့နွားတွေညက်ကလေးတွေပါလေးစားအောင်ခဏလွတ်ထားအဲ့ဒါနွားတွေကလည်းဥတီရလျှောက်တက်လိုက်တော့နွားတွေပျောက်ကြရောပြောက်တော့နွားပြောက်ရှာအောင်မယ်ဆိုပြီးတော့တောင်ပေါ်တက်ပြီးတော့လိုက်ရှာတယ်။ရှာရင်းနဲ့တနည်းအားတော့ဇပကြီးမွေကသူ့ကိုပတ်ထားလိုက်တယ်။ဆံပြီးတော့မျိုးတော့မလို့လုံနေပြီပေါ့နော်။အဲ့ဒီမှာသူကသူ့မှာပါလာတဲ့ထင်းခုတ်တဲ့ဓာတ်နဲ့ဒီဇပကြီးမွေကောင်းဖြတ်ပြီးတော့တတ်မလို့သူကရွယ်လိုက်တယ်။သူကတတ်ဖို့ရွယ်လိုက်ဇပကြီးမွေကထပ်ပြီးတော့တင်းတင်းလေးရစ်လိုက်နေသူ့မှာတင်းသွားပြန်တာ။အော်ဘုန်းကြီးစီကဒီလားယူထားတာမတတ်ပါဘူးလေ။အဲ့လိုလေးစိတ်လေးဖြစ်တော့မွေလေးလည်းနည်းနည်းရောသွားပြန်လိုက်ပေါ့လေတက်မယ်လို့လိုက်တင်းသွားပြန်လိုက်နေပေါ့အဲ့ဒါသုံးချိန်တိုင်းတိုင်းပဲတက်ရင်တက်မယ်ဆဲစိတ်ပေါ့နောက်မှအော်ဘုန်းကြီးစီတီလာယူထားပါတယ်လေဘုန်းကြီးတက်လိန်တယ်လို့ဖြစ်နေလိမ့်မယ်မတော်ပါဘူးလေဆိုပြီးတော့နောက်ဆုံးသုံးချိန်မြောက်ကြံစီပြီးတဲ့အခါကျတော့ကဲဒီဓာတ်လက်ထက်ရှိနေတော့ငါတက်ချင်တဲ့စိတ်ပေါ်နေဦးမှာပဲဆိုပြီးတော့ဓာတ်ကိုခတ်ဝေးဝေးအားကုန်လွှတ်ပြန်လိုက်တယ်ဒါလည်းလွှင့်ပြန်လိုက်ရောသူတက်လို့ရသေးလားမရတော့ဇပကြီးမွေမျိုးမယ်ဆိုသူခံရတော့မှာပဲနော်ကဲအသက်သာသေးခြင်းသေးပါစေတော့ဘုန်းကြီးစီဆောက်တည်ထားတဲ့သီလာတော့အပြည့်စည်မခံတော့ဘူးဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်ဒါကလည်းလွှင့်ပြလိုက်ရောဇပကြီးမွေကလည်းသူ့အခွေလေးဖြီးပြီးတော့တောထဲကိုရှောကနေတောထဲကိုရှောကနေထွက်သွားပါတယ်သီလာတကူပေါ့နော်အဲ့ဒီတကကြီးရှောင်ကျင်တာဘာလဲဘာဝိရတိလဲဆိုရင်တမာဒါနာဝိရတိဆောက်တည်ထားလို့ရှောင်တာနော်အဲ့တော့ဒီမှာဘုံကြီးစီကယူထားလို့လည်းသူရှောင်ကျင်ပြက်သွားတာတကယ်လို့ဒါအိမ်မှာမိမစီကယူရင်ရှောင်ကျင်ပြက်ပါမလားတီလာကတော့မိမစီကလည်းယူလို့ရတာပဲနော်လူတွေထင်တာကတီလာဆိုတာဘုံကြီးစီယူရတဲ့ထင်တာမဟုတ်ဘူးလူလူချင်းယူလည်းရတာပဲသားသမီးကမိဘစီယူလည်းရတယ်ကိုယ့်ထက်အသက်ကြီးတဲ့အကိုလေးအမလေးစီယူလည်းရတာပဲကိုယ့်ထက်ငယ်ငယ်ပေါ့လေတီလာရှိတဲ့လူစီကယူမယ်ဆိုရတာပါပဲနော်ဒါလို့လဲဆိုတော့ခုနပြောပြီးပြီပဲတီလာဆိုတာပေးလို့မှမရတာတီလာယူတယ်ဆိုတာမှန်ကတော့သူ့ကိုတက်သေးထားပြီးတော့ဂတိပေးတာပါပဲနော်ငါသူ့တက်ကရှောင်မဲဆိုတာကိုမင်းကိုတက်သေးထားပါတယ်ကွာဆိုပြီးတော့သူ့ကိုဘေးကလူတီလာယူတဲ့ပုဂ္ဂိုလ်တီလာပေးတဲ့ပုဂ္ဂိုလ်ကိုစာချုပ်မှာလက်မှတ်ထိုးခိုင်းတဲ့သဘောပါပဲနော်တက်သေးကလက်မှတ်ထိုးခိုင်းတဲ့သဘောပါပဲဒါကတမာဒါနဝိရတိနောက်ဆုံးဝိရတိတခုကတံပတ္တဝိရတိသူ့တက်တက်ချင်းမှရှောင်ကျင်ပါမယ်လို့တခုတည်းကစောက်တည်ပြီးတော့မထားဘူးဒါပေမဲ့တက်ဆရာအာယုံနဲ့ပဲပင်ကြုံတွေ့လာတဲ့အခါမှာမတတ်ဖဲနဲ့ရှောင်ကျင်လိုက်တယ်။သူ့ရဲ့တက်ချင်းကြောင့်ရလာမဲ့အပြစ်တွေကိုဆင်ခြင်မိလို့ပဲဖြစ်ဖြစ်ဒါမှမဟုတ်တစ်ဖက်သားပေါ်မှာတဏှာကျင်လာတဲ့ကရုဏာစိတ်ရှိလို့ပဲဖြစ်ဖြစ်ပေါ့လေ။မတတ်ဖြစ်ဖဲနဲ့ရှောင်ကျင်လိုက်တယ်။အဲ့ဒါကိုကြတော့စောက်တိမထားဖဲနဲ့ပဲပင်တွေမှာရှောင်တာမို့လို့တံပတ္တဝိရတိလို့ခေါ်ပါတယ်။ဗါတယ်လေ။ခုနဇပကြီးမွေကိုမတတ်ဖြစ်တဲ့ဒကာကြီးစောက်တည်ပြီးတဲ့အချိန်ကနေစပြီးတော့ဇပကြီးမွေကိုမတတ်တော့ပါဘူးဆိုပြီးတော့ဒါလွှတ်လိုက်တဲ့အချိန်ထိမှတမာဒါနဝိရတိမဖြစ်သေးဘူး။ဘာသူရှောင်ဝမ်းမရှောင်ဝမ်းသေးတာဘူးနော်။ဒါပေမဲ့ဘာတွေတော့ဖြစ်နေလဲဆိုရင်တမာဒါနစေတနာတွေတော့ဖြစ်နေတယ်။တတိယလိုက်တိုင်းတတိယလိုက်တိုင်းကိုစောက်တည်ခဲ့တာတတိယတိုင်းစေတနာတွေထပ်တလဲလဲတူပွားနေတာပေါ့နော်။အဲဇပကြီးမွေမတတ်တော့ဘူးဆိုပြီးလွှတ်လိုက်တော့မှ အဲ့ဒီကြမှာဝိဒတိဆိုတာဖြစ်သွားပါတယ်ဒီတော့စောက်တည်ပြီးရှောင်လဲရှောင်မှကုသိုလ်ရမှာပဲပက်ပင်းတွေ့ပြီးရှောင်လဲတွေ့တာရှောင်မှကုသိုလ်ရမှာပဲဘာထူးလဲလို့တော့စဉ်းစားစရာရှိတာပေါ့ဘယ်သူမှခုနကပြောခဲ့ပြီးစောက်တည်ထားတဲ့ပုဂ္ဂိုလ်ကတော့ပက်ပင်းတွေ့မှရှောင်မှဝိဒတိဖြစ်တယ်ဆိုပေမဲ့မရှောင်ရသေးခင်ပက်ပင်းမတွေ့သေးခင်မှလည်းကုသိုလ်စေတနာတွေဖြစ်မနေဘူးလားဖြစ်နေတယ်တတိယတိုင်းဖြစ်နေတယ်အဲ့တချို့ငါဘာတိလာတယ်မြင်ဗုဒ္ဓဘာသာမဟုတ်လို့ပဲဖြစ်ဖြစ်ပေါ့လေဗုဒ္ဓဘာသာဟုတ်ရတဲ့နဲ့လဲမေးလျော်ပေါ်ဆနေလို့ပဲဖြစ်ဖြစ်ငါဘာတိလာမဆောက်တည်ပြတဲ့လူတွေရှိတာပဲဒါပေမဲ့လို့တတ်ဆရာအာယုန်နဲ့တွေ့တဲ့အခါမတတ်ပဲရှောင်လိုက်ကြတယ်သူတော်ကောင်းစီရှိတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒါပေမဲ့ကုသိုလ်ရပုံချင်းမတူဘူးဆောက်တည်ထားပြီးရှောင်တဲ့ပုဂ္ဂိုလ်ကကြတော့မရှောင်ခင်မှာလဲကုသိုလ်စေတနာတွေထပ်တလဲတူတယ်ပါလေဆောက်တည်ထားတဲ့စေတနာကလည်းပက်ပင်းတွေ့တဲ့အခါမှာရှောင်ခြင်းဖြစ်ဖို့အတွက်တွန်းအားပေးပြီးသားလည်းဖြစ်ပါတယ်နော်ရှောင်မယ်ရှောင်မယ်ရှောင်မယ်ဆက်ဒီစိတ်ကလေးထပ်တလဲဖြစ်နေတော့တကယ်ပဲပင်းတွေ့တဲ့ခါမှာရှောင်ခြင်းနဲ့စိတ်အာကောင်းသွားတာပေါ့ရှောက်တိမထားတဲ့ပုဂ္ဂိုလ်ကြတော့ရှောင်ပြည့်ခြင်းနဲ့ရှောင်ပြည့်မယ်မရှောင်ပြည့်ခြင်းနဲ့မရှောင်ပြည့်ဘူးမသေးကြဘူးပေါ့လေနော်အဲကြောင့်မနဲ့အိယထမျက်နှာတက်ပြီးပြီးဆိုတာနဲ့နေတိုင်းငါးပါးတီလာရှောက်တိပြန်ရှောက်တိကြနော်အိုးငါသတ်မှမသတ်ပဲရှောက်တိမနေတော့လုံပြီးသားဒီလိုမလုံနဲ့အသက်ပြန်ရှောက်တိအောင်မနေ့ရက်ထမနေ့သူပြန်နဲ့ဆောက်တီးဆောက်တီးပြီးတော့လည်းပြန်စင်းစား9နာရီတုန်းကဆောက်တီးထားတဲ့ဆိုရင်6နာရီကျပြန်စင်းစားငါသူ့တက်တမ်းပြီသလားအော်မတမ်းပြီအော်ဟန်ကြလိုက်တာတနာရီလုံးလုံးငါသူ့အသက်တက်ချင်းမှရှောင်ကျင်ပြီးသားဖြစ်နေပြီဒီလိုတတိယလိုက်တဲ့တတိယလိုက်တဲ့ကုသိုလ်စေတနာတွေမတူဘူးလားတူတယ်ဖယားတာတာနဲ့ဂျုံတော့ဒီလိုဆောက်တီးပြီးတော့ရှောင်ရတဲ့အလုပ်ရှိတယ်ဆိုတော့ကိုကသိနေမှတော့ဘာလို့မျက်နှာလွှဲနေမလဲတက်ပင်တွေ့တော့ရှောင်တဲ့ခါလဲရှောင်ပေါ့ဆောက်တီးပြီးတော့လည်းရှောင်ပေါ့ဒါကြောင့်တစ်ခေါက်ပြန်ဆွဲလိုက်ခုနဆောင်ဖို့ပါတယ်တော့မေကောမြစားရပြန်လှအောင်ပါလားကဲဆိုလိုက်ပါပါတယ်လေမဖြင့်ပဲခွာဆောက်တီကရှောင်ပါပက်ပင်တွေသုံးခါဆိုလိုက်အဲ့ဒါသူ့တက်ချင်းမှရှောင်းတာနီးသုံးနီးရှိပါတယ်တဲ့အဲ့တော့အများနားလည်လေလို့ပေါ့လေခုနတခါတယောက်ပြောလို့ဆိုရင်အိုးသူ့တက်မသားဖက်နေပြီးရောပေါ့ဆိုတော့အခုပြောပြတဲ့နဲ့မပြီးဘူးလားတရားကတဏှာကြီးလည်းထိုးကန်နေပြီနော်ဒါပေမဲ့ပြီးလို့တော့မရပါဘူးတိတ်ခွေနောက်တစ်ခွေပြင်သာထားကြပြီတော့အဲ့တော့ဟိုဟောစရာရှိတာစိတ်ကူးထားတာစိတ်ကူးထားတာကတော့အများကြီးပေါ့လေနည်းနည်းလေးတော့ဟောလိုက်ပါအောင်မယ်တော်ကြနေနှုတ်မို့ဆက်တန်းငန်းငန်းဖြစ်နေမယ်နော်အမှန်ကတော့ပြီးခြင်းနဲ့ဆိုပြီးချလိုက်လို့ရပါတယ်ဒါမှမဟုတ်မြတ်စွာဘုရားရဲ့သူ့အသက်သက်ချင်းမှရှောင်ခြင်းတဲ့အကြောင်းကိုဟောထားတာလေးကအင်မတန်ကိုအနှစ်သာရပြည့်ဝ။ဒါကြောင့်လူတွေတရားနာပိသက်တွေအကုန်လုံးပေါ့လေပါဠိစာပေကိုကျွမ်းကျင်စေခြင်းလိုက်တာ။ကျွမ်းကျင်လို့များဘုရားဟောထားတဲ့ပါဠိလေးအခုပါဏတိပါဒဆိုတာခလျားစာသိတဲ့သိက္ခာပုဒ်ပဲ။ဒီသိက္ခာပုဒ်ကလေးကိုပါဠိလိုဟောထားတာလေးရွတ်လိုက်ရတဲ့ဆင်ကိုအရသာရှိလွန်းလို့ကောင်းလွန်းလို့ပါဏတိပါဒံပဟာယပါဏတိပါဒပတိဝိရတောဟောတိဒါကတော့လူတိုင်းသိတယ်ပါဏတိပါဒကိုပယ်စွန့်ပါဏတိပါဒကိုရှောင်ခြင်းနဲ့ဒါကအလုံးသိတဲ့အထိပ္ပယ်ဆက်ပြီးတော့မြတ်စွာဘုရားဟောတာကနိဟိတဒန္တောနိဟိတသတ္ထောတဲ့နိဟိတဒန္တောဒုတ်လဲချထားလိုက်တဲ့နိဟိတသတ္ထောဒုမတပါတခြားဓာဆတဲ့လက်နဲ့ဒီလဲချထားလိုက်တဲ့ဒါမှသူ့တဲ့တချင်မှရှောင်ခြင်းနဲ့ပါဏတိပါဒဝိရတိသီလဟာအစင်မြင်သွားပါတယ်တန်ရှင်းစင်ကြယ်တော့ပါလေတဲ့သူတစ်ပါးကိုတတ်တော့မတတ်သေးဘူးဒါပေမဲ့တွေးလို့ရှိရင်တော့စောမယ်ဆိုပြီးတော့လက်ထဲဒုတ်ဆောင်ထားတယ်ဆိုရင်မတတ်သေးပေမဲ့ဘာဖြစ်နေပြန်တော့ပါဏတိပါဒဖြစ်တော့မဖြစ်ဘူးပေါ့လေဒါပေမဲ့ပါဏတိပါဒကိုရှီးရှုနေတဲ့အတွက်ကြောင့်စေတနာကတော့စင်ကြယ်ရဲ့လားမစင်ကြယ်ဘူးသူတော်ကောင်းစိတ်စံချိန်မမှီဘူးလို့ပြောအောင်မှာပေါ့နော်ခရီးတစ်ခုသွားတယ်ဒုတ်ဆောင်ထားတယ်မွေတွေးလို့တော့ခေါင်းရိုက်ချလိုက်မယ်ဆိုရင်အဲ့ဒီဒုတ်ဆောင်ထားတဲ့အချိန်မှာရောကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားညဆောင်ညရှင်ကအဲ့ဒီလောက်ထိအောင်ရှောင်ကျင်စေချင်တာပါဒုတ်သားစတဲ့လက်နဲ့တွေကိုလည်းချထားလိုက်ပါတဲ့ဒုတ်သားတွေဆောင်တက်ဖို့ဆိုတဲ့ရည်ပဲနဲ့ဆောင်တာပြောတာပါနော်ဟိုရိုးရိုးအမအသက်ကြီးတဲ့လူတွေတုံတုံချီချီနဲ့တန်ဝေးထောက်ထောက်ပြီးတော့သွားရတာတန်ဝေးဆောင်ထားယူနေဗန္နာတိပါဒဆက်ကွင်းနဲ့မရောက်ပါဘူးနော်တက်ဖို့ဆိုတဲ့ရည်ပဲနဲ့ဒုတ်ဆောင်ထားလို့ရှိရင်နော်ဒါဗန္နာတိပါဒဆက်ကွင်းနဲ့ဝင်သွားမှာပဲလက်သေးညက်တဲ့ဓာတ်လိုလက်သေးလှီးတဲ့ကက်ကြီးတို့ဘာလို့လဲဆောင်မထားရဘူးလားအိမ်မှာအသားတွေငါးတွေခုတ်ဖို့ဓာတ်တွေလည်းရွယ်စားမျိုးစုံဆောင်မထားရဘူးလားဓာတ်မျိုးစုံကက်ကြီးမျိုးစုံဆောင်ထားရတယ်ဒါပေမဲ့တတ်ဖို့ရည်ရွယ်ချက်နဲ့ဟုတ်ရဲ့လားတ တတ်ဖို့ရွယ်ချက်နဲ့မဟုတ်ဘူးဆိုတော့အဲ့ဒီလိုဒုတိယဓာတ်ကြီးလက်နဲ့တည်းဆောင်းထားပြီးမဲ့လေပါဏတိပါဒဆက်ကွင်းထဲကိုမကြရောက်ပါဘူးတတ်မဲဆိုတဲ့ရွယ်ချက်နဲ့နေသေးတဲ့ဘာဂျူဆိုပြီးတော့ဓာတ်ကြီးတမျှမျှနဲ့သွင်းနေတော့ဘယ်နဲ့တော့မတတ်သေးပေမဲ့ပါဏတိပါဒဆက်ကွင်းထဲရောက်နေပြီနော်ဒါကြောင့်ပါဏတိပါဒသိခါပုဂ္ဂိုလ်အစဉ်မြင့်မြင့်ဆောက်တည်ခြင်းနဲ့ပုဂ္ဂိုလ်လုံခြုံခြင်းနဲ့ပုဂ္ဂိုလ်ဟာဒုတ္တာစတဲ့လက်နဲ့တည်းဆောင်းမထားပါနဲ့တဲ့ချထားလိုက်စမ်းပါတဲ့လက်နဲ့နဲ့ဘာနဲ့လဲလှယ်ယူရမှာတော့ဟိုလက်နဲ့နဲ့ငင်းငင်းလဲလှယ်တယ်ဆိုတာလို့ပေါ့ဒီမှာလည်းပဲလက်နဲ့နဲ့ကရုဏာနဲ့လဲလှယ်ရမှာပေါ့နော်လက်နဲ့ကိုချထားလိုက်ပြီးတော့ကရုဏာစိတ်လေးမွေးလိုက်မယ်ဆိုရင်ပြီးမသွားဘူးလားပြီးတော့ဒါပေမဲ့တတ်ဖို့ဆိုရေချမ်းမထားဘဲနဲ့ဒုက္ခလေးအဟံတဲ့ပုဂ္ဂိုလ်ဆောင်းတိုင်းတော့လည်းပြဿနာမရှိပါဘူးနော်ဟိုလမ်းသွားတယ်ဆိုလို့ရှိရင်မီးလေးထိုးဒုက္ခလေးကတတောင်းတောင်းနဲ့ထားလိုက်လို့ရှိရင်မွေးရင်းကင်းနေအတန်ကြားလို့ရှိရင်လည်းပြေးကြလိမ့်မယ်ဆိုပြီးတော့ပြေးပါစီဆိုတဲ့ရေချမ်းလေးနဲ့ဆိုရင်တော့လေဒါမနာတိပါဒဆက်ကွင်းနဲ့မရောက်ပါဘူးနော်တူရနဲ့ဥအောင်ချမယ်ဆိုပြီးတော့ဆောင်းသွားလို့ရှိရင်တော့ဆောင်းနေတုန်းမှလည်းအကုသိုလ်စေတနာတွေဖြစ်ပါတယ်။ဦးဇင်းတို့ဟိုကြွားတာတော့မဟုတ်ပါဘူးလေ။တောင်ပေါ်မှာရန်ကုန်မှာတခါကြီးတောက်ကလှူထားလို့တက်ခဲ6ခဲထိုးရတဲ့ဓာမီတစ်ချောင်းရှိ။နော်ဓာမီတက်လက်ရှိတယ်ပေါ့လေ။အဲဓာမီကလည်းဟိုအသွင်းနဲ့မီးအိမ်လေးတွေမီးအားမရှိတော့တဲ့အခါမျိုးကြတော့အရာဝင်အရာထားလေးတွေသုံးရတာဘူး။အပေါ်ပန်းသွားတဲ့အခါလေးတွေသုံးရ။အဲ့တော့ဗီဒီယိုပဲဒီတိုင်းတင်ထားတာ။တချို့တကားတွေကလာတဲ့ခါဓမ္မီအာယဘကံကြည့်ပြီးပြောတယ်အရှင်ဘုရားဓမ္မီရတော့လူတတ်လို့ရတယ်တဲ့။နော်အရှင်ဘုရားဒီဓမ္မီဆောင်တာတော့ပူဇော်မလို့တခိုးရင်းကလာချတာချတယ်ဒီဓမ္မီနဲ့။အမှန်ကတော့ဟုတ်တယ်ဒါအဲ့ဒီဓမ္မီကလည်းအမေရိကန်ရဲတွေကင်တဲ့ဓမ္မီနော်လက်ကင်တုတ်တဘောမျိုးနဲ့ကင်တဲ့ဓမ္မီပါ။ဟိုကလူဆိုးတွေဘာတွေနဲ့တွေ့လို့ရှိရင်ရဲတွေကချအောင်မှာဘူး။ဒါကြောင့်ဒီလမ်းတွေဘာတွေပြဖို့ကောင်းတဲ့အတွက်လည်းပါတာပေါ့လေ။လမ်းမီးပြဖို့အတွက်လည်းသူ့ဓမ္မီလေးနဲ့လမ်းပြပေးဖို့လည်းပါတယ်။လူဆိုးတခိုးမကောင်းတဲ့လူတွေတွေ့လို့ရှိရင်လည်းဒီတမ်းမီနဲ့ခေါင်းပိတ်ရိုက်ဖို့လည်းပါတာပဲဒါပေမဲ့ဦးစင်းကောင်းမှဦးစင်းကောင်းမှလည်း sorry ဦးစင်းကြောင်းမှဒီတမ်းမီထားလိုက်ရုံနဲ့ဦးစင်းလည်းပါဏတိပါဒဆက်ကွင်းရောက်ပါမလားဒီလိုင်းချမ်းမစတဲ့ရွေချက်နဲ့ရှိရင်တော့ကြောင်းရောက်မှာပေါ့နော်ကိုယ့်အကူအလင်းတက်လိုချင်လို့ဆောင်းထားတာဆိုရင်တော့လည်းပါဏတိပါဒဆက်ကွင်းနဲ့ကိုမရောက်ပါဘူးဒါကြောင့်စေတနာပေါ်မူတည်ပါတယ်မြတ်စွာဘုရားကတော့တတ်ဖို့ဆိုတဲ့ရွေချက်ညှင်းဆဲဖို့ဆိုတဲ့ရွေချက်နှိမ့်ဆက်ဖို့ဆိုတဲ့ရွေချက်နဲ့ဒုဒ္ဒါစတဲ့လက်နဲ့တွေကိုကိုယ်နဲ့မကွာဆောင်းမထားပါနဲ့ကိုယ်နဲ့မကွာဆိုတော့ကိုယ်နဲ့ကွာရင်တော့လေကိုယ်နဲ့ကွာပြီးတော့လည်းမဆောင်နဲ့ပေါ့လေတချို့အိမ်တွေမှာရှိရမလားခေါင်းရင်းမှာငှက်ကြီးတောင်ထားကြီးဝင့်နေတာပဲဘာလို့မဆောင်ထားတာတော့တခိုးလိုက်ရင်ချဖို့လားနော်အဲ့ဒီလိုငှက်ကြီးတောင်ကြီးတဝင်းဝင်းနဲ့လိုက်ရင်ချမယ်ဆိုတဲ့ရည်ရွယ်နဲ့ဆောင်ထားရင်လည်းမတတ်သေးပေမဲ့ဘလောက်ပဲသီလာတွေလုံလုံဘလောက်ပဲပရိသေစေစေဘလောက်ပဲပရိသေရွရွတဲ့ဘလောက်ပဲတတ်တတ်လို့နေစားစားပါဏတိပါဒဆက်ကွင်းမလွတ်ပါဘူးတဲ့အရသာရှိလိုက်တာနော်ဖခင်ဟောတဲ့ပါဠိလေးကနိဟိတဒန္တောနိဟိတသတ္ထောတဲ့ဒါလောက်နဲ့လည်းပြီးရောလားဆိုတော့မပြီးသေးဘူးတဲ့လစ်စီတဲ့မကောင်းမှုပြုရမှာကိုရှက်တဲ့စိတ်လေးလည်းမွေးပါအောင်တဲ့ဒါပါဏတိပါဒသိခဘုံလေးလုံဖို့အရင်မြတ်စွာဘုရားကရုဏာနဲ့ဟောနေတာနော်မကောင်းမှုပြုရမှာရှက်တယ်ဆိုတာကတော့အင်မတန်ကျေပြတ်ပါလေဒီနေရာမှာပြောမယ်ဆိုရင်တော့သူတစ်ပါးအသက်တတ်ရမှာကိုရှက်ရမယ်သူတစ်ပါးအသက်တတ်တဲ့အလုပ်ဟာရှက်စရာကောင်းတဲ့အလုပ်လားရှက်စရာမကောင်းတဲ့အလုပ်လားသူတစ်ပါးလည်းပဲကိုယ်လည်းပဲအသက်ရှင်ကျင်တယ်လို့သူတစ်ပါးလည်းအသက်မရှင်ကျင်ဘူးလားအသက်ရှင်ကျင်တဲ့ကိုယ်ကအသက်ရှင်ကျင်တဲ့သူ့ကိုအသက်ရှင်ခွင့်မပေးဘဲနဲ့တတ်လိုက်တယ်ဆိုတာတရားမျှတရဲ့လားတရားမမျှတဘူးတရားမမျှတတဲ့လို့လုပ်တယ်ဆိုတာရှက်စရာကောင်းတာပေါ့သူတဲ့တဲ့လူကိုဖရားဆက်ရှိတဲ့ပညာရှိသူတော်ကောင်းတွေကချီးမွမ်းရဲ့လားမချီးမွမ်းပါဘူးဖရားမချီးမွမ်းတဲ့လူပညာရှိသူတော်ကောင်းတွေမချီးမွမ်းတဲ့အလုပ်ကိုလုပ်ရဲဆိုတာဘလို့ရှက်စရာကောင်းတာလဲအဲ့ဒီလိုရှက်တဲ့စိတ်ကလေးမွေးရမှာပေါ့နော်အများကြီးကလူရှိသူရှိတော့လဲရှက်တတ်တာပေါ့လေသူလူရှိချင်ရလိုက်တဲ့ပွဲစိတ်ချေလိုက်တဲ့ဆိုတော့မကောင်းမှောက်တွေဆိုပြီးတော့လူရှိတော့ဟောက်တီပတ်တီဟန်ဆမ်မဆောင်းနဲ့လေလေးနဲ့မှုတ်ထုတ်လိုက်လက်ကလေးနဲ့လွှင့်ပြလိုက်နဲ့ပြီးတော့ကိုယ်ရကြတော့ဘယ်နဲ့တော့တဖြည်းဖြည်းချတာမဟုတ်လားအဲ့ဒါလူရှိသူရှိမှရှက်ရုံနဲ့မပြီးဘူးကိုတယောက်တည်းလေသူများအသက်တာမှာကိုရှက်တဲ့စိတ်ရှိရမယ်ရှက်တဲ့စိတ်မရှိဘူးဆိုရင်တော့သူများတဲ့တက်ဖြစ်မှာပါပဲလူကွယ်ရမှာကိုကသူများတဲ့တက်တယ်ဆိုတော့သူများမမြင်မှုထင်ပေမဲ့လူသာမမြင်တာနဲ့တည်းတော့မမြင်ဘူးလားမြင်တာပေါ့အိမ်မှာကိုတယောက်တည်းနေတော့တက်တဲ့ချဖို့တွေတကောင်ပြီးတကောင်ရှာပြီးတော့ချနေတယ်ဆိုရင်ဟိုမှာအိမ်မှာရှိတဲ့အိမ်ဆောင်နဲ့ဒီပါရင်မမြင်ဘူးလားခြံဆောင်နဲ့ဒီဝိုင်းဆောင်နဲ့ဒီသူတစ်ပါးရဲ့စိတ်ကိုသိနိုင်တဲ့တကူတွေရှိတဲ့နဲ့ဒီသူတို့ဘာစိတ်ကိုတည်နေတဲ့အဘိညာဉ်ရထားတဲ့ယဟနာဇံရပုဂ္ဂိုလ်ကြီးလှမ်းပြီးတော့မြင်တာပေါ့ကိုသူများတဲ့တန်နေတဲ့ပညာရှိသူတို့ကောင်းတွေကမြင်တော့လေရှက်စရာကြီးပေါ့စသည်အားဖြင့်ပေါ့လေသူများတဲ့တန်မှာရှက်တဲ့စိတ်ကိုကိုနှလုံးသွင်းတတ်တယ်လို့
ကိုရှက်စိတ်ပေါ်နိုင်တဲ့နီလန်းလေးနဲ့နှလုံးသွင်းကြည့်ရမှာပေါ့အဲ့ဒါသူများတသက်မှာအခုတရားနာပြတဲ့ကရှက်ရလားရှက်တယ်အတန်တိုးတယ်တိုးမှာပေါ့သူတို့စပင်းနေကြည့်ရတာတန်းတုံးမဲ့စပင်းမျိုးတန်းပေါ်မဲ့စပင်းမျိုးပေါ့ကဲတန်းလေးကြိုက်တော့ကြတော့လက်မနဲ့လက်ညှိုးလေးနဲ့ညှက်ဆွဲပြီးတော့ဘယ်နဲ့လှုပ်လိုက်တော့လက်မနှစ်ချောင်းနဲ့ညှက်ပြီးတော့မတုပ်လိုက်ဘူးလားအဲ့ဒါရှက်လို့တုပ်တာလားမရှက်လို့တုပ်တာလားကဲတိတ်ခွေလှည့်ထားအဲ့တော့သင်များအသက်ကိုတတ်တယ်ဆိုတာရှက်စရာကောင်းတဲ့အလုပ်ပဲလို့စိတ်ထဲနှလုံးထဲကနေကြာကြာနာနာသဘောပေါက်တဲ့ထီအောင်ကြိုးစားကြရမယ်အဲ့လိုရှက်တဲ့စိတ်လေးပေါ်လာပြီဆိုရင်လည်းသင်များအသက်မတတ်ဖြစ်တော့ဘူးတန့်ရင်ငရဲကြမာရီအသက်တူမာရီအနာမြမာရီအထူးတည်းလည်းတွေးနေကြကိုမလိုတော့ပါဘူးနော်ကဲရှက်ရုံနဲ့ပြီးသလားဆိုတော့မြတ်စွာဘုရားဟောတယ်လေတဖြည်းဖြည်းနဲ့အဆင့်ငိုင်းမြင့်မြန်သွားတယ်ဘယ်လောက်ထိကြောက်တတ်တယ်ဆိုတော့ဒယာပန်တော့တဲ့ကရုဏာရှိရမယ်ကရုဏာစိတ်ရှိရမယ်တဲ့ကရုဏာစိတ်ရှိရမယ်ဒါကိုပဲကြည့်ပြီးတော့ဥစဉ်တော့ကကရုဏာလက်လို့တရားကောင်းစင်တက်ထားတာနော်စိတ်မှာကရုဏာရှိလို့ရှိရင်လက်မှာလည်းကရုဏာရှိသွားတာပေါ့လက်ထဲမှာတော့ကရုဏာဆိုတဲ့စိတ်တည်းကြီးကမျက်စိနဲ့မြင်ရတော့ပဲဟုတ်ပါမလဲစိတ်မှာကရုဏာရှိတဲ့ဆိုရင်ကရုဏာစိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့လက်ဟာကရုဏာလက်ဖြစ်သွားတာပေါ့သူတစ်ပါးအသက်ကိုတတ်တယ်ဆိုတာကရုဏာလက်ပိုင်ရှင်ဒီဘယ်တော့မှမတတ်ပါဘူးကရုဏာလက်ပိုင်ရှင်တွေဟာသူတစ်ပါးရဲ့အသက်ကိုဘယ်တော့မှမတတ်ပါဘူးကရုဏာလက်မရှိတဲ့ပုဂ္ဂိုလ်တွေကသာသူတစ်ပါးအသက်ကိုတတ်ကြပါတယ်ကရုဏာလက်မရှိတဲ့ပုဂ္ဂိုလ်ဆိုတော့ဘာလက်တွေရှိတော့တတ်တယ်ဆိုတော့လေဒေါသလက်ပေါ့နော်သူများအသက်ကိုတတ်တယ်ဆိုတာတတ်ဆဲအခိုက်အတန့်မှာဖြစ်တဲ့ကိလေသာဘာလဲဆိုရင်ဒေါသကိလေသာပဲတတ်ဆဲအခိုက်အတန့်မှာဖြစ်နေတဲ့စိတ်ဘာစိတ်လဲဆိုရင်သောတာစိတ်ပြုံပြုံလေးပဲတတ်တတ်ပျော်ပျော်လေးပဲတတ်တတ်ဘလူပဲတတ်တတ်ရေရေမောမောပြုံပြုံရှင်ရှင်နဲ့ဟာတိုင်ရင်နဲ့မသိလိုက်မသိပါသာဟိုလိုဟိုတတ်တယ်လို့တောင်မထင်ရတဲ့ပုံစံမျိုးလေးနဲ့တတ်လိုက်လဲပဲတတ်တဲ့အခိုက်မှာဖြစ်တဲ့စိတ်ကတော့ဒေါသစိတ်ပဲနော်သူတစ်ပါးကိုသိစေခြင်းနဲ့ဆိုမှတော့ဒေါသပဲပေါ့ဟိုလိုဘုံတိုင်းကျပောက်ကွဲတဲ့ဒေါသကတစ်မျိုးပေါ့နော်တချို့ကျတော့လေဘုံတိုင်းကျပောက်ကွဲပြီးတော့မျက်နှာကြီးနေရပြီးတော့ဓာကြီးတဝင်းဝင်းနဲ့တတ်တာမျိုးကျတော့လေရှိတာပေါ့အဲ့ဒါကျတော့ဒေါသဆိုတာထင်ရှားပြီးသားကွဲကောမိတ်ဆွေချင်းချင်းဟိုဥပုသ္တေတွေဆိုလဲတယောက်နဲ့တယောက်ဟိုဇရဲ့ဥပုသ္တေတို့ဘာလို့ဆိုလဲကြတော့တယောက်နဲ့တယောက်စကားပြောရင်းနဲ့အမှတ်တမဲ့နဲ့လက်ပရောစိတ်ကြိုက်တော့ခြေမပြစ်လိုက်ဘူးလားကဲအဲ့တော့စကားပြောရင်းနဲ့ခြေတက်တော့ဒေါသဖြစ်လို့ဖြစ်မှသိတာမသိလိုက်ဘူးနော်ဒါပေမဲ့လို့လဲဒေါသဖြစ်သွားတာပါပဲအဲ့တော့သူများတဲ့ကိုတတ်ဆဲအခိုက်တက်မှဖြစ်တဲ့စိတ်ကတော့ဒေါသဒါပေမဲ့ဝေသောအကြောင်းအနေနဲ့ဒါကဒေါသနဲ့ရှင်လိုက်ရင်ဒါဝေဒောကြောင့်လို့ပြောပေးမယ်ဒေါသရဲ့ရှင်နာလေးမှာကပ်ဖြစ်တဲ့တခြားအကြောင်းတရားကြတော့တဏှာလေးပဲဖြစ်နိုင်တာပဲတခြားမာနတို့အိဒါမိစရိယတို့ဒိဋ္ဌိတို့ဆက်ရှိတဲ့ကိလေသာတွေလည်းဖြစ်နိုင်တာပဲနော်ထင်ရှားဆုံးကတော့ဒါတက်ဆဲခိုက်တဲ့မှာဒေါသလက်ကတော့အထူးရှင်းစရာမလိုတဏှာလက်ရှိနေလို့ရှိရင်လေသူများအသက်တတ်တာပဲသူများအသက်စားခြင်းလို့တတ်တယ်ဆိုရင်ဒါဘာလက်နဲ့တတ်တာတော့တဏှာလက်နဲ့တတ်တာတဏှာလက်ကဒေါသလက်ကနှစ်ခုလုံးပါတာပေါ့လေနော်တတ်တယ်ဆိုမှတော့ဒေါသကပါတယ်ဆိုတော့ပြောစရာမလိုတော့ဒါပေမဲ့ဒီဒေါသဘာကြောင့်ဖြစ်တယ်လဲဆိုရင်တဏှာကြောင့်ဖြစ်တာမလို့သူ့ကိုတဏှာလဲလို့ခေါ်ပါတယ်တထုံမှာတော့ရှိလားမရှိလားမပြောတတ်ဘူးရန်ကုန်မှာတော့တချို့စားသောက်ဆိုင်နေဆိုလို့ရှိရင်ငားလေးတွေပစွန်လေးတွေမှန်ရေကန်လေးတွေအကြီးမှန်ရေကန်အကြီးတွေမှာအများကြီးပဲအကောင်နေပြထားတယ်အဲ့ထက်ကစားသောက်ဆိုင်လာပြီးတော့ဒီလာစားသောက်တဲ့ပုဂ္ဂိုလ်ကကဲဒီအကောင်လေးဆိုပြီးတော့လက်ညှိုးလေးထိုးပေးလိုက်လို့ရှိရင်ဝယ်သူလက်ညှိုးထုတ်ပြတဲ့အကောင်ကိုဖမ်းပြီးတော့တခါတည်းတတ်ပြီးတော့ကြော်ပြီးချက်ပြီးစသည်အပြင်တခါတည်းလှုပ်ပေးလိုက်တာဝယ်စားမယ့်လူကလက်ညှိုးထုတ်ပြတဲ့အကောင်ကိုတတ်တာနော်အဲ့တော့ဝယ်သူစိတ်ကြိုက်ဖြစ်အောင်ဆိုပြီးတော့ကံအကြီးကြီးထဲမှာငားရီပစုံနေအများကြီးပဲမွေးပြထားတယ်အဲ့ဒါကြတော့အဲ့ဒီလိုတတ်တာကြတော့စားတဲ့ပုဂ္ဂိုလ်နေနဲ့ဘာလက်နဲ့တတ်တာလဲဆိုရင်တဏှာလက်နဲ့တတ်တာမိဖို့ကြောင့်လည်းကစဖို့မှုကတော့ဒေါသနဲ့တတ်တာပေါ့လေဒါပေမဲ့ငါတတ်လိုက်လို့ရှိရင်တော့ကဲငါးတပွဲငကြောတပွဲပင်လေကြောင်ငါးကြီးတပွဲဆိုလို့ရှိရင်တော့ဒေါ်လာဘယ်လောက်ဒါဆိုလို့ရှိရင်တော့ငါးတွေဒါကော်မရှင်ကဘယ်လောက်တော့ရမှာပဲ ਨੇ ဆိုဒီလိုပြေးပြီးတော့တတ်တယ်ဆိုလို့ရှိရင်တော့လေလောဘလည်းမပါပြန်ဘူးလားပါတယ်ဆန်ရှင်ကလည်းပဲဒီအကောင်ကြီးတက်ဝဲသူပေါ်လာတယ်ဆိုလို့ရှိရင်တော့ငါတော့အမျက်ဘယ်လောက်ကျန်မှာပဲဆိုတွေးလိုက်လို့ရှိရင်တော့သူကတဏှာလည်းပါလာပြန်တာပဲနော်အဲ့တော့လက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်လည်းပါဏတိပါဒအကုသိုလ်ထိုက်တာပဲမိဘကြောင်ကတတ်တယ်ပုဂ္ဂိုလ်လည်းထိုက်တာပဲဟိုရောင်းနေတဲ့စားသောက်ဆိုင်ပိုင်ရှင်ပိုက်ရွှေရွှေကြီးရောပါဏတိပါဒ ထိုက်တာပဲစားသောက်ဆိုင်လုပ်ငန်းအမတန်ကြောက်ဖို့ကောင်းတာနော်ဒီတဲ့စားသောက်ဆိုင်လုပ်ငန်းလုပ်တဲ့လူတွေမဆောင်ပြောတာမဟုတ်ပါဘူးနော်ဟိုတရားသဘောအရှိကိုသာပြောပြတာပါကြောက်စရာသိကောင်းတယ်ပန်းတကူသာမဟုတ်ဖဲနဲ့ရောင်းလို့ကတော့ပဏာတိပါဒထိုက်ချင်တိုင်းထိုက်တော့တာပါပဲဟိုကံကြီးထဲမှာငါးရီပစုံနေပြထားပြီးတော့တက်ချက်ကျွေးမှာမဟုတ်ဘူးဈေးတဲ့ကဝယ်တာကလည်းပဲငါးဆိုင်အတွက်တနေ့မကြက်ကဘဏ္ဍပိတ်တာဝက်ကဘဏ္ဍပိတ်တာစသဖြင့်အော်ဒါမှားလိုက်တယ်ဆိုရင်လည်းပဲကိုယ့်အတွက်ရည်စူးပြီးတော့တတ်တာဖြစ်လို့ဘာနာတိပါဒထိုက်တာပဲเนาะအဲ့တော့တဏှာလက်ရှိတဲ့ပုဂ္ဂိုလ်တွေဟာလည်းသူများအသက်တတ်ကြတာပါပဲဒါတရားကပြောရင်စိတ်ကူးပေါ်တယ်လို့ပြောမယ်လို့ပဲအကြံဉာဏ်နှလုံးသွင်းထားတာဆိုတော့ပေါ်လာတာတွေကလည်းမနေဘူးเนาะတဏှာလက်ကြောက်စရာကောင်းပုံပါဦးဇင်းတို့ယဟန်တကာကျောင်းတကာပေါ့လေတကာကြီးဥရှင်ဝင်နိုင်ငံသားတိုင်းပြည်တစ်ခုသွားတော့အဲ့ဒီမှာသူတို့နေခံပုဂ္ဂိုလ်ဒီနိုင်ငံအခံပုဂ္ဂိုလ်တွေကဧည့်သည်တွေကိုတဲခင်းဧည့်ခံမယ်ဆိုပြီးတော့စားတော့ဖွေရမုံမမြတ်တွေနဲ့ဧည့်ခံတာပေါ့လေတခါတော့ဧည့်ခံတဲ့ထဲဟင်းမွေးထဲမှာဘာပါလာလဲဆိုတော့ကျက်ဥပြုတ်ပါလာတယ်ကျက်ဥပြုတ်ကဦးဇင်းတို့တရားနာပိသမစားနေတဲ့ရိုးရိုးကျက်ဥပြုတ်လာဆိုတော့မဟုတ်ဘူးအဲ့ဒီကျက်ဥပြုတ်ကကျက်အကောင်ပေါက်ပြီးသားအကောင်လေးမှမြင်နေရတာနော်ဟိုဘေးကအတအကာသားလေးတွေဖြူသားလေးတွေဗာလေးတွေဘာမှမရှိတော့အကောင်လေးဒီကြက်အကောင်လေးကကြက်ဥရဲ့အပြင်ဘက်ကိုတော့ဖောက်ပြီးတော့မထွက်လာသေးဘူးအထဲထဲမှာပဲအကောင်ဖြစ်နေနောက်3 4 5ရက်တစ်ပတ်လောက်ကြာလို့ရှိရင်အပြင်ထွက်တော့မှာအဲ့ဒီအချိန်လေးမှာရင်းနှီးကြက်ကြိုက်စုတဲ့ထဲထည့်ပြီးတော့ပြုတ်လိုက်တာပြုတ်ပြီးတော့မှအခွန်တော်ဆိုအခွန်လဲနှွားလဲအထဲထဲမှာကြက်ကအကောင်လုံးလေးပေးနေတာပေါ့အဲ့ဒါတခါကြီးကတော့လုံးဝမစားခဲ့ပါဘူးเนาะမစားရက်ပါဘူးတဲ့စားလည်းမစားတိုက်တော့ပါဘူးเนาะကို့အတွက်ရည်စူးပြီးတော့ပြုတ်ပေးတာဆိုတော့စားလိုက်လို့ရှိရင်ကိုလည်းပဏာတိပါဒထိုက်မှာပါပဲမြမကြီးမတော့အဲ့လိုအထိအစားမတောင်းကြမ်းသေးဘူးထင်ပါတယ်တောင်းကြမ်းနေပြီလားမတောင်းကြမ်းပါနဲ့เนาะဟိုကြက်ဥစားလဲဆိုတော့လေဒါပြောမယ်ဆိုရင်ပဏာတိပါဒမကုံနိုင်ဘူးဆိုတာဒါကြောင့်ပြောတာအခုကြက်ဥကြောင့်ပြောတယ်ကြက်ဥကြောင့်ပေါ်လာတာလေဟဲ့လားကြက်ဥဖောက်စားတာပဏာတိပါဒထိုက်တယ်လားမေးတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲအကောင်ပေါက်စီနေတဲ့ကြက်ဥဆိုလို့ရှိရင်တော့ကြက်ဥပြုတ်စားစားကြော်စားစားချက်စားစားပဏာတိပါဒထိုက်တာပဲเนาะအကောင်တော့မမြင်ရသေးဘူးပေါ့မမြင်ရသေးပဲမဲ့အကောင်ဒီဥစဉ်တို့လူတွေလည်းပဲအမိဝမ်းထဲမှာစကြတဲ့ကဒီလိုလူကောင်လေးဖြစ်နေတာမှမဟုတ်တာအစကကလလာရေကြီးကစတာနော်တေးသေးလေးရေစက်ကလေးတစ်စက်လောက်တောင်မရှိဘူးအဲ့လောက်ကလေးကနေစခဲ့တာဆိုတော့ဒီကျဲ့ဥအနှစ်ထဲမှာလည်းအကောင်လေးကရှိကိုရှိတယ်ဟိုသူ့ရက်မလွန်သေးဘူးဆိုရင်ပေါ့လေဒီအကောင်မပေါက်စင်တဲ့နဲ့လေကျဲ့ဥတို့ဆေးကျဲ့ဥတို့ဆိုလို့ရှိရင်တော့လေဒါဘလို့ပဲစစမထိုက်ဘူးပေါ့အကောင်ပေါက်စင်တဲ့နဲ့တောကျဲ့ဥလို့လည်းခေါ်ကြတဲ့ကျဲ့ဥမျိုးအိမ်မှာမွေးထားတဲ့ကျက်ပေါ့လေကျက်ဖို့ကြမ်းမနဲ့တဘာဝအတိုင်းမွေးထားတဲ့ကျက်ဥကြတော့အကောင်ပေါက်စီနိုင်တယ်အဲ့ဒီလိုအကောင်ပေါက်စီနေတဲ့ကျက်ဥကိုကျက်မကြီးဥပီးတာနဲ့ဥကျင်းတဲ့ကသွားထုတ်ပြီးတော့ကြော်စားမယ်ဆိုတော့ဒါပါဏာတိပါဒထိုက်ကိုထိုက်တယ်နော်အဲ့တော့ကျက်ဥတလုံးဟာမဝုတ်ဖဲနဲ့ဗန္ဓရဲ့နေနေတယ်လဲဆိုတော့ဥစဉ်တို့လည်းကျက်မမွေးဘူးတော့မသိဘူးအဲ့ဒါကျက်မွေးဘူးတဲ့လူလိုက်မရအောင်မှအဲ့တော့တကယ်လို့ဆိုကြပါစို့ကျက်ကဝုတ်ပြီးတော့အရက်20အတွင်းအရက်20အထိပဲအတီတရေသားလေးကခန်းနေ20ကျော်ရင်တော့သူကဝုတ်လည်းမဝုတ်ဘူးဆိုလို့ရှိရင်သေသွားတယ်ဆိုရင်တော့အရက်20ကျော်မှအဲ့ဒီတောကျဲ့ဥကိုပြုတ်စားကျော်စားပြီးမှလည်းပဏာတိပါဒမထိုက်တော့ဘူးပေါ့နော်တရေသားလေးရှိနေတဲ့အရက်20အတွင်းသွားပြီးတော့ကျော်စားချက်စားပြုတ်စားမယ်ဆိုရင်တော့ဒါပဏာတိပါဒထိုက်ပါတယ်ဒါကြောင့်ကျဲ့ဥစားတဲ့ကိစ္စကလည်းအမတန်အရေးကြီးတယ်လေကျဲ့ဥဆေးကျဲ့ဥဖြစ်မှဒါလည်းအကောင်မပတ်ဘူးဆိုတာသေချာမှတခါတည်းသူတို့မွေးမြူကျက်မွေးမြူကျက်ဆိုပြီးတော့တခါတည်းခြံထဲသွားကြည့်ကျက်ဖာကြီးတွေလည်းတွေ့တယ်နော်အဲ့တော့ကျက်ဖာကြီးတွေတွေ့တယ်ဆိုလို့ရှိရင်တော့ဒါအကောင်ပတ်ဖို့ကတော့သေချာတော့ဖြစ်နေတာဒါကြောင့်ကျဲ့ဥကလည်းရှောင်းနိုင်တော့အကောင်ဆုံးပဲဓမ္မဘုံမရှောင်နိုင်ဘူးဆိုရင်လေဒါလေကျုပ်သေချာမှပဲစားတာကောင်းတယ်ဒါကတကယ်ကြီးဥရှင်ဝင်ကြက်ပေါက်ကျုပ်ရုပ်တွေ့တာနဲ့ပတ်သက်လို့ခေါင်းထဲပေါ်လာလို့ပြောကြတာပါစကားဆက်လို့เนาะအဲ့တော့တဏှာလက်ရှိနေတဲ့ပုဂ္ဂိုလ်တဏှာလက်ပိုင်းရှင်ဟာလေသူတစ်ပါးတက်ကိုတက်ပါတယ်ဒေါသလက်ပိုင်းရှင်ဟာလေသူတစ်ပါးတက်ကိုတက်ပါတယ်ကရုဏာလက်ပိုင်းရှင်ကတော့သူတစ်ပါးတက်ကိုဘယ်တော့မှမတက်ပါဘူးကရုဏာဆိုတာအများနာလေးလွယ်တဲ့စကားနဲ့ပြောရင်တော့အများနားလေနေကြတဲ့ဇာတ်တန်းပြောတော့တဏှာရာညာတာရာစာနာရာထောက်ထားတာပေါ့နော်အရှင်းဆုံးပြောမယ်ဆိုရင်တော့ကိုချင်းစာတာပါပဲ။အော်ငါ့ကိုတန့်ရင်မကြိုက်ဘူး။ तू လည်းပဲတန့်ရင်ဘယ်ကြိုက်ပါမလဲ။တတ်တာသားထားလိုက်ပေါ့ကိုချင်းလာကန့်ရင်တော့မကြိုက်လား။ကဲချင်းလေးသွေးလာဆိုတော့ကိုသေးသွားလား။မသေးဘူးနော်။နည်းနည်းလေးနားရဲဆိုရုံပဲ။အဲ့ဒါတော့မှကိုကမခံနိုင်ဘူးဒီချင်းဆိုပြီးတော့အားရပါရရိုက်ထက်လိုက်သေးတာ။အဲ့တော့ကိုအသားနာမှကြောက်ရင်သူများအသားကိုလည်းနားအောင်မလုပ်နဲ့ပေါ့။ကိုယ်အသက်မသေးခြင်းရင်သူများအသက်ကိုလည်းမတတ်နဲ့ပေါ့ရှင်းရှင်းလေးပါလူတွေကရှင်းနေတာကိုရှင်းအောင်လုပ်နေကြတာနော်ဒါကြောင့်လို့ရှင်းနေတာကိုရှင်းအောင်လုပ်ပြန်ပြီလို့ပြောပြောနေရတာကိုအဲ့ဒါသူများအသက်မတတ်သိမှုဆိုတာရှင်းရှင်းလေးကိုယ်အသက်မကြိုက်ဘူးဆိုမှတော့သူများအသက်လည်းမတတ်နဲ့ပေါ့ရှင်းရှင်းလေးပဲဥစ္စာဘာများချုပ်ရလူသေးတော့မလို့ဘူးပြင်မွားဆင်းယုံမရှိတယ်ဟုတ်လားအဲ့တော့ကရုဏာလက်ကို မွေးမိပါမယ်ကရုဏာလက်ကလေးတက်ထားရမယ်ပေါ့လေအမေမွေးတဲ့လက်အပြင်ကိုဘာလက်ကလေးထပ်တက်အောင်မလို့ကရုဏာလက်ကလေးတက်လိုက်လက်ပံချောင်းဖြစ်သွားအောင်လားဆိုလက်သုံးချောင်းဆိုတော့ဒါဆိုညာလက်မတက်တော့ဘယ်လက်နဲ့ချမှာပေါ့လေဟုတ်လားလက်သုံးချောင်းဆိုတော့ဘယ်လက်နဲ့ညာလက်တစ်ချောင်းမတက်ထားတော့တခါညာလက်မှာကရုဏာလက်လေးတော့တက်တော့ဘယ်လက်ကကရုဏာလက်မရှိဘူးဖြစ်နေဦးမယ်အမှန်ကတော့အဲ့ဒီပြီးကြတစ်ချောင်းရဲ့လို့မဟုတ်ပါဘူးညာလက်ထဲမှာတဲ့ကရုဏာလေးထည့်ထားလိုက်ရင်ကိုညာလက်ကလေးကလည်းကရုဏာလက်ဖြစ်သွားတာပေါ့ဘယ်လက်ထမ်းမှာကရုဏာလေးထည့်ထားလိုက်ရင်ကိုယ့်ရဲ့ဘယ်လက်ကလည်းကရုဏာလက်ကလေးဖြစ်သွားတာပါပဲကိုယ်မှာရှိတဲ့လက်နှစ်ချောင်းလုံးဟာကရုဏာလက်ကလေးဖြစ်စမ်းပါစီဖြစ်အောင်ကြိုးစားစမ်းပါကရုဏာစိတ်မွေးရတာလည်းဘာမှမခက်ပါဘူးเนาะဒီပါဏာတိပါဏာနဲ့ကရုဏာကြောင့်ကပြောမယ်ဆိုအကျေတပြန်အများကြီးရှိတာပေါ့ခုသူတတ္တရနဲ့ပတ်သက်လို့ပဲပြောမယ်ဆိုရင်ကိုမသိခြင်းတယ်လို့သူလည်းသိခြင်းမှမဟုတ်ဘူးကိုမနာခြင်းတယ်လို့သူလည်းနာခြင်းမှမဟုတ်ပါဘူးဆိုတာလေဒါလေးစဉ်းစားလိုက်ရင်ကိုပဲလုံလောက်နေတာပါတစ်ခါစဉ်းစားလို့မှကရုဏာစိတ်မပေါ်နှစ်ခါစဉ်းစားသုံးခါစဉ်းစားဆယ်ခါစဉ်းစားအကြိမ်ကြိမ်ခါခါဒီကြောင်လေးနှလုံးသွင်းလို့ရှိရင်ကရုဏာစိတ်တွေမပေါ်မလာနိုင်ဘူးလားပေါ်လာနိုင်တယ်98သွင်းမေတ္တာဆိုပြီးတော့ပို့ကြတာဒီပြီးတော့ကရုဏာပို့ဆိုပြီးတော့လည်းပို့ကြတယ်ကရုဏာပို့ဆိုတာထက်အတိအကျပြောမယ်ဆိုရင်ကရုဏာမေတ္တာပို့ပေါ့လေကရုဏာနဲ့ရှင်တဲ့မေတ္တာပို့အဝိဓာဟွန်တုအဗျာပိစ္ဆာဟွန်တုအနိကာဟွန်တုသုခိအတ္တနံပရိဟရန္တုပြီးတော့ပါတဲ့တော့ဘာမှမတဲတော့ဘူးလားဒုက္ခရတနာပရိဟရန္တုဒုက္ခမုတ်ဆန္တုအဲ့ဒါကရုဏာပို့လို့ခေါ်တယ်ဒုက္ခမုတ်ဆန္တုဆိုတာဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေတရားဝါဒီဆင်းရဲကင်းကြပါစေမဆင်းရဲကြပါစေနဲ့ဒီလိုမေတ္တာပို့တာပါပဲနော်တရားဝါဒီကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းကင်းကြပါစေလို့ကရုဏာမေတ္တာပို့လေးအမြဲတမ်းပို့နေမယ်ဆိုရင်လေတဖြည်းဖြည်းနဲ့ကရုဏာစိတ်တွေကင်းအောင်မလာနိုင်ဘူးလားကင်းအောင်လာနိုင်တဲ့ကရုဏာစိတ်တွေထူထပ်သိသိမလာနိုင်ဘူးလားထူထပ်သိသိလာနေတဲ့ကရုဏာစိတ်တွေတစ်ချိန်နဲ့တစ်ချိန်တစ်ချိန်နဲ့တစ်ချိန်ထူထပ်သိသိအားကောင်းလာပြီဆိုရင်ကိုယ့်ရဲ့နှလုံးသားလေးကကရုဏာနှလုံးသားလေးဖြစ်နေပြီကိုယ့်ရဲ့လက်ကကရုဏာလက်ဖြစ်နေပြီကိုယ့်ရဲ့ခြေထောက်ကကရုဏာခြေထောက်ဖြစ်နေပြီပေါ့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကကရုဏာခန္ဓာကိုယ်ဖြစ်နေပြီကရုဏာလက်ကရုဏာခန္ဓာကိုယ်ပိုင်ထားတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးသက်ကိုတတ်ပါအောင်မလားမတတ်ဘူးတချို့လည်းစကားကအောင်မယ်နော်ကရုဏာလက်လို့နာမည်ပေးထားလို့လက်နဲ့မတတ်ဘူးတပြီးတော့ခြေထောက်နဲ့ပဲဖြစ်မယ်ဆိုရင်ဒုက္ခရအောင်မယ်လက်မှရင်ကရုဏာရှိရမှာမဟုတ်ဘူးခြေထောက်မှာလည်းကရုဏာရှိရမယ်ကရုဏာခြေတော်လေးဖြစ်ပါစေပေါ့လက်နဲ့ချောင်းနဲ့မချဘူးခေါင်းနဲ့တိုက်တာမယ်ဆိုရင်ဘယ်နဲ့လုပ်မလို့ကဲခေါင်းလေးလည်းကရုဏာခေါင်းလေးဖြစ်အောင်လုပ်ပေါ့နော်လူရင်းကတော့စိတ်ပါပဲကရုဏာစိတ်တန်ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာကရုဏာဓာတ်တည်းပြန့်နှံ့နေမှာပါပဲအဲ့တော့အဲ့ဒီကရုဏာနဲ့ပတ်သက်လို့ဒါသာရကလေးတစ်ခုပြောမယ်ဆိုလို့ရှိရင်ခုနတမာဒါအဲတံပတ္တဝိရတိနဲ့လည်းသက်ဆိုင်တဲ့ဝိထုလေးပါပဲစက္ကနာဆိုတဲ့တခါလေးတယောက်ရှိတယ်အသက်10နှစ်17နှစ်လောက်ပဲရှိဦးမှာပေါ့အဲ့ဒါတနေ့တော့သူ့အမေကအမတန်ပြင်းထန်တဲ့ယောဂအနာယောဂတစ်ခုဆွဲကတ်တယ်အဲ့ဒီမှာဆေးဆရာကယုံသားလက်လက်ဆက်ဆက်ကလေးချက်စားလို့ရှိရင်တော့ယောဂပြောင်းနိုင်တယ်ဆိုပြီးတော့ဓာတ်စာပေးလိုက်တယ်အဲ့ဒါနဲ့အကိုကသူ့ညီကိုယုံတကောင်သွားဖမ်းကြီးသွားတက်ကြီးဆိုပြီးတော့အရှာယုံရှာထွက်ခိုင်းလိုက်တယ်ဒါနဲ့စက္ကနာလေးပဲလေခွန်းနဲ့သွားပြီးတော့ယုံရှာထွက်ကံကကောင်းကျင်တော့အဲ့ဒီနေ့မှာပဲယုံကလေးတကောင်ကကောင်းနုလေးတွေစားဖို့အတွက်လေခွန်းနဲ့ဆင်းလာတယ်လေခွန်းနဲ့မှကောင်းနုလေးတွေစားနေတယ်ပေါ့အဲ့ဒါစက္ကနာကိုလည်းမြင်လိုက်ရောတခါလေတချိန်လုံးထွက်ပြေးတယ်။ကံကဆိုးကျင်တော့ຫນွေကြိုးတစ်ခုနဲ့သွားပြီးတော့ပတ်မိတယ်။ဒီတော့ယုံကလေးပြေးလို့မရတော့ဘူး။စက္ကနာဆိုတဲ့ကောင်လေးလေးပဲဒီယုံလေးကိုအလွယ်တကူနဲ့ဖမ်းမိသွားတာပေါ့။အဲ့တော့လက်နှစ်ဖက်နဲ့ယုံကလေးကိုကင်ထား။ယုံလေးကလည်းကြောက်လို့အသားလေးလည်းတဆက်ဆက်ဒုန်းနေပြီးမျက်လုံးလေးကလည်းပြွတ်ပြွတ်ကြောင်းနဲ့ဟိုကြည့်ဒီကြည့်စက္ကနာကိုလည်းအတနာခံတဲ့အကြည့်လေးနဲ့မော့ကြည့်လို့အိုးတနာစရာလေးပေါ့။အဲ့ဒီမှာစက္ကနာကတုံတုံလှုပ်လှုပ်နဲ့၆၆ချာချာဖြစ်နေတဲ့ယုံကလေးလက်ထဲကင်ထားပြီးတော့ကရုဏာစိတ်ကလေးဖြစ်သွားတယ်။ငကုကလေးကလည်းကရုဏာဓာတ်ခံအားကောင်းလို့ပေါ့။ငါလည်းပဲအသက်ရှင်နေတာပဲ။ဒီယုံကလေးလည်းအသက်ရှင်နေမှာပဲ။အသက်ရှင်နေတဲ့ယုံကလေးကိုအသက်ရှင်နေတဲ့ငါကတတ်လိုက်လို့ဖယ်တင့်တော်ပါမလဲ။ဒီယုံကလေးကိုတတ်ပြီးတော့ချက်စားလိုက်ရင်ငါအမေယောဂါတော့ပျောက်သွားမယ်။ငါအမေအသက်ရှင်ဖို့အတွက်ဒီယုံကလေးကအသက်သေးပေးရတယ်ဆိုရင်တော့ဘာမှအထိပ္ပယ်မရှိဘူး။တဘာဝမကြဘူး။ကြည်တော့ငါ့ကိုစူခြင်းလဲစူပစေတော့မတတ်နိုင်ဘူး။ယုံကလေးကိုလွှတ်လိုက်တော့မယ်ဆိုပြီးတော့ယုံကလေးကြီးချမ်းသာပါစီ၊ကြမ်းမာပါစီ၊ဘိဒုက္ခတွေမတွေ့ပါစီနဲ့မေတ္တာလေးပို့ပြီးတော့ယုံကလေးကိုပြန်လွှတ်လိုက်တယ်။ယုံကလေးလည်းပျော်ရွှင်ခုန်ပေါက်ပြီးတော့တော်တဲ့ကိုပြေးသွားတာပေါ့။အဲ့တော့ခုနဒီစက္ကနာဆိုတဲ့ကလေးလေးကသူ့တက်တဲ့ချက်မှရှောင်ကျင်ပါမယ်လို့စောက်တည်ထားတာမဟုတ်ဘူးအခုတက်เสียအာယုနဲ့ပက်ပင်းတွေ့တော့မှရှောင်ကျင်တာမို့လို့သူ့ရဲ့ရှောင်ကျင်မှုကိုတန်ပတ္တာဝိရတိလို့လဲဆိုနိုင်တယ်ဦးဇင်းတို့ပို့ပြီးတော့သဘောကျတာကတော့ စက္ကနာလေးရဲ့ကရုဏာစိတ်တက်ကလေးပဲလက်နှစ်ဖက်နဲ့ကြည်ကြည်ပောင်းဆုပ်ကင်ထားတဲ့ဒီယုံကလေးပေါ်မှာကရုဏာစိတ်တွေတသွင်းသွင်းယူဖိတ်လာတော့ဒီယုံကလေးကိုမတတ်တော့ဘဲနဲ့လှုပ်ပေးလိုက်တယ်။ဆယ်နှစ်ဆက်တနှစ်ပဲရှိသေးတယ်နော်။တရားနာပိသားများနှလုံးသားရောကရုဏာရှိလား။လက်ထဲမိပြီးသားအကောင်လှုပ်ပြမလား။ဖမ်းဆက်ပြီးတော့ဇက်ချိုးချမလား။ရစကနာရဲ့ကရုဏာစိတ်ကလေးကအမတန်အတူယူရကောင်းတယ်ကိုယ်လည်းဒီကရုဏာစိတ်ကလေးမွေးရမှာပဲလက်နှစ်ဖက်လုံးကရုဏာလက်ကလေးဖြစ်အောင်ကြိုးစားရမယ်ကြိုးစားနေကခုနပြောခဲ့ပြီစောင့်တည်ပြီးတဲ့အချိန်ကစပြီးတော့ငါလည်းမသေးခြင်းဘူးသူလည်းမသေးပါစေနဲ့ငါလည်းမနာခြင်းဘူးသူလည်းမနာပါစေနဲ့တတ္တဝါတွေမသေးကြပါစေနဲ့တတ္တဝါတွေမနာကြပါစေနဲ့တတ္တဝါတွေသိအောင်ငါမလုပ်ဘူးတတ္တဝါတွေနာအောင်ငါမလုပ်ဘူးဒီလိုလေးနှလုံးသွင်းပြီးတော့တတ္တဝါအလုံးကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းကင်းကြပါစေလို့ကရုဏာမေတ္တာပူလေးအမြဲတမ်းပို့နေမယ်ဆိုရင်ကရုဏာစိတ်တွေအားကောင်းလာမယ်ဒါဆိုကိုယ့်လက်ကလည်းကရုဏာလက်ဖြစ်လာမယ်ဒါဆိုရင်မတတ်ဖြစ်တော့ဘူးဒါပေမဲ့ကရုဏာဆိုတဲ့နေရာမှာလည်းတချမ်းပဲကရုဏာမဖြစ်ဖို့လည်းလိုတယ်တနည်းပြောရင်တော့ဒီကွက်ကြားကရုဏာမဖြစ်ဖို့လည်းလိုပါတယ်ตาအမိနှစ်ယောက်ရှိတယ်အမိကตาကိုအမြဲတမ်းဆုံးပါတယ်ตาသူများအသက်မတတ်ရဘူးသူများအသက်တန်ရင်ငရေကြီးတက်တယ်ဖြစ်လျာကအသက်ဒူးတက်တယ်အနာရောဂါများတက်တယ်ตาကိုလည်းဘယ်သူမှချစ်မှာမဟုတ်တော့ဘူးဒါကြောင့်ตาသူများအသက်မတန်းနဲ့တော့အောက်ထစ်ဆုံးကွယ်ချင်းလေးကြိုက်တောင်မှမကြိုက်နဲ့ပယောစိတ်ကလေးတောင်မှမချီနဲ့သားရဲ့အမြဲတမ်းဆုံးမသားလေးကလည်းနုနုငယ်ငယ်လေးနှလုံးသားကလည်းနုနုလေးဆိုတော့အမေပြောသမျှနားထောင်တော့ပေါ့ဟုတ်ကဲ့မိမိသားချင်းလေးလည်းမတတ်ပါဘူးပယောစိတ်လည်းပဲမချီပါဘူးနဲ့သူကအမေပြောတဲ့အတိုင်းလိုက်နေတယ်သူချင်းကြိုက်လည်းပဲသူကအသားလေးလေးလေးနဲ့မှုတ်ထုတ်ပြီးတော့ဖယ်ရှားပြစ်တယ်သီလာကိုလုံအောင်ထိန်းတယ်တနေ့နေ့လေကင်းသားလေးကနေ့လေထမင်းစားပြီးတော့အိတ်တာပေါ့အိတ်တော့အမေကချင်းတော်လေးပါလေးထောင်ပေးသားလေးကလည်းခေါင်းမှာအိပ်ပြီးတော့မျက်လုံးလေးမှိတ်အဲ့ဒီမှာအမေကအဲ့ရတဲ့မှာသားလေးကိုခြင်တော်လေးတွေဘေးလေးတွေဘာလေးတွေဖိနေရင်းနဲ့ဘာသွားတွေ့လဲဆိုတော့ခြင်တော်ထဲမှာခြင်တကောင်တပူပီနဲ့ပြန်နေတာတွေ့တွေ့လဲတွေ့ရောအမေကဖြတ်ကနေရိုက်ချလိုက်သားကအိပ်မပြော်သေးဘူးနော်မျက်လုံးလေးမှိတ်ယုံနေတာဖြတ်ဆိုဆိုတော့လှည့်ကြတော့အမေဘာတော့ပြန်ဆန်းဆိုအမေလက်ကန်ကြီးတော့အမေလက်မှာခြင်တကောင်ကသွေးရဲရဲနဲ့သေးနေပြီဟောအမေကပြောတော့သူများအသက်မတတ်ရဘူးဆိုခြင်လေးတောင်မှမရိုက်ရဘူးဆိုဘာလို့အမေကြတော့ရိုက်တုံးဩသားရေဒါကတော့သားကိုကြိုက်မှဆူလို့ပါတဲ့အဲ့တော့သားကလည်းကြံပေဒါဆိုသူအမေကြိုက်မှဆိုရင်လည်းသားကြိုက်လို့ရတာပေါ့နော်တဲ့ကဲဘယ်လိုဖြေကြမလို့သူကအမေကသားကိုကြိုက်မှဆိုလို့ရိုက်ပြနေတော့သားကလည်းပဲသူ့အမေကြိုက်မှဆိုရင်လည်းရိုက်ပြမှာပေါ့သူ့ချစ်သူအသက်ကြီးလာလို့သူ့ချစ်သူနဲ့ချင်းတွေ့တဲ့ချင်းချစ်သူကိုချင်းကိုက်ရောမရိုက်တော့ဘူးလားရိုက်တော့မှာပဲနော်ဒါကလောကသဘောနဲ့ကြည့်လို့ရှိရင်တော့ဩသားပေါ်မှာမေတ္တာတရားကြီးမားတဲ့ကြီးစံပါဏာတိပါဒသူ့အဲမတက်ဖို့သားဟုတ်အောင်ဆုံးမနေတဲ့အမေကသားလေးကြိုက်မှဆိုတဲ့အခါကျတော့ပါဏာတိပါဒအဖြစ်ခံပြီးတော့အကုသိုလ်အဖြစ်ခံပြီးတော့ရိုက်လိုက်တယ်ဩမိဘမေတ္တာများကြီးမားလိုက်တာနဲ့လောကကတော့ပြောမှာပဲနော်ဒါလောကအရသာမိဘမေတ္တာဖြစ်တာဓမ္မသဘောအရှိတိုင်းအမှန်တရားတိုင်းကြီးလိုက်တဲ့အခါကျတော့မေတ္တာအစစ်မဟုတ်ဘူးမေတ္တာအတူကြီးကရုဏာကလည်းကရုဏာအပြည့်မဟုတ်ဘူးကရုဏာပျောက်ကြားကြီးကွက်ကြားကရုဏာကြီးပေါ့နော်သူသားလေးကြတော့ငှက်ဖျားဖြစ်မှကြောက်တယ်၊သွေးလွန်တုပ်ကွေးဖြစ်မှကြောက်တယ်၊ချင်လေးပေမှကြတော့ကြောက်လား။မကြောက်ဘူး။သားဘောပဲတဏှာကရုဏာရှိတယ်၊ချင်ဘောကြတော့တဏှာကရုဏာမရှိဘူးဆိုတော့ဒါကွက်ကြားကရုဏာဖြစ်နေပါတယ်။ကရုဏာစစ်စစ်ဆိုတာတတ္တဝါအားလုံးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းနဲ့စိတ်ကိုခေါ်တာဖြစ်ပါတယ်။ဒါကြောင့်ကွက်ကြားကရုဏာလည်းမဖြစ်စေနဲ့ပေါ့။နောက်အတုကရုဏာလည်းပဲမဖြစ်စေနဲ့ပေါ့လေ။ကရုဏာအတုလည်းမဖြစ်စေနဲ့။ဒါပါဏာတိပါဒနဲ့ပတ်သက်တဲ့ကရုဏာအတုပြောမယ်ဆိုရင်ဒါလည်းသားမီသားဖာနှစ်ယောက်ပဲဆိုကြပါစို့သမီးနဲ့အဖေနဲ့ပေါ်ဒီတစ်ခါကြတော့နော်အဲ့ဒါသမီးနဲ့ဖေနဲ့တနေ့ကျတော့ဒီလိုပဲနေလေခင်သမီးကအိတ်နေတာအိတ်နေတဲ့အချိန်မှာချင်းတကောင်ကလာကြိုက်ကြိုက်တော့အဖေကဒီချင်းကိုဖျံကနေနေအောင်အားပါရိုက်ပလိုက်ချင်တယ်ရိုက်တပ်ပလိုက်ချင်တယ်ငါသမီးကြိုက်တယ်ချင်းဆိုပြီးတော့လေရိုက်ချင်တယ်နောက်သူ့စိတ်တက်ကူကလည်းကရုဏာစိတ်မရှိတာလည်းပါမယ်ပေါ့လေပါဏာတိပါဒမကြောက်တာလည်းပါမယ်ပေါ့ဖျံကနေရိုက်လိုက်ချင်တယ်ဒါပေမဲ့သမီးကလည်းနှိမ့်နှိမ့်ချာချာအိတ်ပြောနေတာအဲ့တော့ဖျံကနေရိုက်လိုက်ရင်သမီးနိုးသွားလိမ့်မယ်ဆိုပြီးတော့ချင်းကိုမရိုက်ဖြစ်တော့ဘဲနဲ့လေလေးနဲ့မို့ထုတ်ပြလိုက်တယ်ကဒါကရောကရုဏာစစ်ဟုတ်ရဲ့လားမဟုတ်ဘူးကရုဏာအတူပဲသမီးလေးပေါ်မှာတော့အဲ့ရနိုးသွားမှာဆိုတဲ့ကရုဏာလေးရှိတယ်ချင်းလေးပေါ်မှာကြတော့ကရုဏာမရှိဘူးအဲ့ဒီလိုအတူကရုဏာမျိုးလည်းမဖြစ်ပါစေနဲ့ဒါကြောင့်ဆိုလိုက်ပါဒုဒ္ဓမလွယ်ဒုဒ္ဓမလွယ်ရှက်အားကြွယ်စိတ်ဝေသနာငွေသနာတဲ့အငွေလေးရှိရမယ်လို့ပြောတာနော်ဒုဒ္ဓမလွယ်ရှက်အားကြွယ်စိတ်ဝေဒနာငွေသုံးကောင် အဲ့တော့မြတ်စွာဘုရားရဲ့ပါဏာတိပါဒရှောင်ကျဉ်တဲ့နဲ့ပတ်သက်လို့ဟောတာတကကရုဏာနဲ့တင်ကိုပြီးပြီလားဆိုတော့မပြီးသေးပြန်ဘူးတဲ့ကရုဏာဆိုတာမှန်ကတော့သူတစ်ပါးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးချင်တာပြောတာပါနော်အများနာနဲ့လွယ်အောင်တဏှာရာကိုရင်းစားရလို့ပြောရတာကရုဏာရဲ့အဓိကအဓိပ္ပာယ်ကတော့သူတစ်ပါးရဲ့ဒုက္ခကိုဖယ်ရှားပေးချင်တဲ့သဘောလေးကိုကရုဏာလို့ခေါ်ပါတယ်အဲ့တော့ကိုရင်းစားပြီးတော့မတတ်ယုံနဲ့မပြီးသေးပြန်ဘူးတဲ့မြတ်စွာဘုရားရှင်ကအထွတ်အထိပ်ကိုပြလိုက်တဲ့နောက်ဆုံးတစ်လုံးတပ်ပါပါဏဗုဒ္ဓဟိတာနုကံပိဝိဟရတိအသက်ရှိတဲ့တရားအလုံးရဲ့အကျိုးစီးပွားကိုစောင့်ရှောက်ပြီးတော့နေရမယ်တဲ့နားလည်လို့အောင်ပြောရမယ်ဆိုရင်သူတစ်ပါးအသက်ကိုမတတ်ယုံနဲ့မပြီးသေးဘူးမသေးအောင်လည်းပဲစောင့်ရှောက်ရမယ်မသေးအောင်လည်းပဲကယ်တင်ရမယ်ကဲဘယ်လောက်များလေးနဲ့ထားတော့နော်ပါဏတိပါဒပါဏတိပါဒပြောတော့လွယ်လွယ်လေးအစင်မြင့်မြင့်စံချိန်မှီမှီဖြည့်ကျင့်မယ်ဆိုရင်တော့အမတန်ခက်ပါတယ်โอ้กูตัดตามาမဟုတ်တာဆိုပြီးတော့မျက်နှာလွဲခဲ့ကြည့်မသွားရဘူးတဲ့ကိုရှေ့မှာကိုမကယ်လို့ရှိရင်တရဘာတကောင်တရဘာတယောက်သေတော့မယ်ဆိုရင်အဲ့ဒီသေဘေးကနေလွတ်မြောက်အောင်ကိုမှလည်းကယ်တင်နိုင်တဲ့အနေထားရှိတယ်ဆိုရင်ကယ်တင်ရမယ်ဒါမှပါဏတိပါဒသိက္ခာပုဂ္ဂိုလ်အထွတ်ထိပ်ဖြည့်ကျင့်တယ်လို့ခေါ်တယ်နော်ဆိုတော့ကိုရှေ့မှာဟိုမွေကကြွက်ကိုမြုံမလို့လုံးနေပြီကြွက်ကလည်းမသေးသေးဘူးပေါ့အဲ့ဒါဆိုရင်ကြွက်ကိုမွေကပါဇက်ကနေလွတ်အောင်မောင်းထုတ်မလားဟိုသူ့စာသူစားရပဲဆိုပြီးဖာတိဖာတာနေမလားပေးကြလို့လားတချို့ကထင်ကြတယ်နော်မွေကကြွက်ကိုသို့မဟုတ်ဖားကိုမျိုးနေမျိုးမလို့လုံနေတဲ့အချိန်နှစ်ကောင်လုံးလည်းရှင်နေသေးတယ်ကြွက်ဖားရောလည်းကြွက်သို့မဟုတ်ဖားကလည်းရှင်နေသေးတယ်အဲ့ဒီအချိန်မှာသွားပြီးတော့မောင်းထုတ်လိုက်မယ်ဆိုရင်သူများအစာကိုနှောက်ရှက်ဖြည့်စီရရတဲ့ကြောင့်အကုသူဖြစ်တယ်လို့တချို့ကအယူလွဲတာရှိတယ်နော်မဟုတ်ဘူးအဲ့ဒီလိုအသက်ရှင်နေသေးတဲ့တရားတော်ကောင်ကိုတခြားတရားတော်ကောင်ကတပ်ဖြတ်စားသပ်ဖို့လုံနေတဲ့အချိန်မှာကိုကမောင်းထုတ်ပြီးတော့ဖယ်ရှစ်ထားဖယ်ရှားပေးလိုက်မယ်ဆိုရင်ကုသိုလ်ရပါတယ်ကြက်ကလေးဖားကလေးရဲ့အသက်ကိုစောင့်ရှောက်လိုက်ရရောက်သွားတယ်တဖြင့်မွေရဲ့အစာကိုတော့ဖျက်ဆီးရရောက်တယ်လားဆိုတော့မရောက်ဘူးမွေကိုလည်းပဲပါဏတိပါဒအကုသိုလ်တစ်ခုမကျွလုံမိအောင်စောင့်ရှောက်ရမရောက်ဘူးလားနှစ်ဖက်တောင်စောင့်ရှောက်ရရောက်တယ်နော်ကြက်ကလေးလည်းအသက်ဘေးကကင်းဝေးသွားတယ်မွေလည်းပဲပါဏတိပါဒအကုသိုလ်တစ်ခုတော့ကင်းသွားတယ်ဘလောက်ကုသိုလ်ရထားလဲဒါကြောင့်မလို့ကိုရှိမှတရဝရကောင်သေတော့မယ်ဆိုတာတွေ့နေလို့ကိုကလည်းကေတင်နိုင်တဲ့အနေထားရှိရင်ကေရမယ်။ဟိုတလွားကတောင်တောင်ဝမှာဦးဇင်းတို့ခါချင်းတကောင်ကနှံကောင်လေးတကောင်ကိုခါချင်းတကောင်မကောက်ခါချင်း၄-၅ကောင်ကနှံကောင်လေးတကောင်ကိုဆွဲနေဆွဲချီနေတာ။နှံကောင်လေးကလည်းမသေးသေးဘူးအသက်ရှင်သေးတဲ့လက်ကလေးချေလေးလှုပ်လို့။အဲ့ဒါဦးဇင်းကလည်းရှိကပိယကလည်းပကံဆေးပြီးတော့အပြန်လာနေဆိုတော့တခါကြီးဒီခါချင်းလေးတွေဖယ်လိုက်ဖယ်လိုက်ဆိုတော့ဖယ်လိုက်ဆိုပြီးတော့ဖယ်ခိုင်းရတယ်။ခါချင်းကလည်းမြဲနေအောင်ကြိုက်ထားတာဆိုတော့လွယ်လွယ်နဲ့တော့ဖယ်လို့မရဘူးပေါ့ဖယ်လိုက်တာနှံကောင်လေးခြေထောက်တစ်ချောင်းတောင်ပါသွားသေးတယ်နော်အပါသွားတာဖြစ်လျာကွာခြေထောက်ပြတ်တော့မလားလို့မတွေးနဲ့မပြတ်ပါဘူးကိုယ်ကခြေထောက်ပြတ်စေခြင်းနဲ့စည်ရနာနဲ့လောက်တာဟုတ်ရဲ့လားမဟုတ်ဘူးသူ့အသက်မှာကိုယ်သာဖာပြီးဖာတာနေလိုက်မယ်ဆိုလို့ရှိရင်ဒီနှံကောင်လေးဒီခါချင်းလေးဝိုင်းဖယ်တာနဲ့မသိဘူးလားသိမှာကိုရှိမှာတရပါတကောင်သေတော့မှကိုမြင်နဲ့ကိုကယ်လို့လည်းရတယ်ဆိုရင်ဖာပြီးဖာတာမနေနဲ့အလုပ်တွေဘလောက်အကြီးကြီးကယ်ပြစ်အောင်ကယ်လိုက်ပါတဗ္ဗပါဏဗုဒ္ဓဟိတံကံပီဆိုတာအင်မတန်လေးနဲ့တယ်နော်တက်ရှိတဲ့တရဘာရဲ့စီးပွားကိုစောင့်ရှောက်ဆိုတဲ့နေရာမှာစီးပွားတွေကအမျိုးမျိုးရှိတာဆိုတော့ဒီနေရာမှာဘာစီးပွားကိုဆိုလိုတာလဲဆိုရင်အသက်ဓိဟုသောစီးပွားကိုဆိုလိုတာပါအသက်ရှိတဲ့တရဘာရဲ့အသက်ဓိဟုသောစီးပွားကိုစောင့်ရှောက်ရမယ်ဆိုတော့တချို့ကလည်းသူတို့ကအသက်ကိုဘေးမဲ့ပေးတဲ့သဘောနဲ့ဆိုပြီးတော့တတ်တတ်လို့မစားဘူးလားစားတယ်နော်တတ်တတ်လို့စားတယ်ပြေပြောနေတာမဟုတ်ဘူးနော်အဲ့တော့တတ်တတ်လို့စားရုံနဲ့တကယ်ဘေးမဲ့မဖြစ်သေးဘူးဘေးမဲ့အစစ်ဆိုတာကကိုယ့်ရှေ့မှာတရားတော်ကောင်သေတော့မှမြင်ပြီအဲ့ဒီတရားမသေးအောင်ကိုကစောင့်ရှောက်ကြည်တင်လိုက်တယ်ဆိုရင်တော့ဒါမှဘေးမဲ့အစစ်ဆိုတော့ကိုယ့်ရှေ့မှာနွားတကောင်ကိုတတ်တော့မှမြင်နေပြီအိုးအဲ့ဒီနွားလေးတကောင်ဘယ်လောက်ကြလဲဘယ်လောက်ကြတယ်တထောင်ကြတယ်ဆိုပါတော့ဥပမာအဲကျမဝယ်ပြရစီကျွန်တော်ဝယ်ပြရစီဆိုပြီးတော့အဲ့ဒီနွားကိုတတ်တော့မဲ့ဆဲဆဲနွားလေးကိုတထောင်နဲ့ဝယ်ပြီးတော့ဘေးမဲ့လွှတ်လိုက်မယ်ဆိုရင်တော့အဲ့ဒါဘေးမဲ့အစစ်နော်တော်တယ်လို့ဆရာလူကဘယ်အသက်ရှိကိုများကဲတင်တော့မကဲတင်မှုတော့သူကတတ်မဲ့တွေကိုပဲကဲတင်နေတာဟုတ်လားမေတ္တာမေတ္တာဆိုတာတက်ရှိပေါ်မှာထားရမှာလားတတ်မဲ့ပေါ်ထားရမှာလားတက်ရှိပေါ်ထားမှာကိုယ့်ရှင်မှာရှိတဲ့ကျန်သားတော်ကြီးတွေငါတို့ငါကျော်ကြီးတွေကတက်ရှိလားတတ်မဲ့လားကဲသူ့ကိုတနာပါလေဆိုပြီးတော့ရှောင်လူနဲ့ဘေးမဲ့ဖြစ်ပါမလားမဖြစ်ဘူးနော်အသက်ရှိတဲ့တရားဝါပေလူစဲစဲတက်ရှိတရားဝါကိုအဲ့ဒီအသက်ဘေးကနေကဲတင်လိုက်မှာဘေးမဲ့ဖြစ်ပါတယ်ဒါကြောင့်နှစ်ဆန်းတရက်တို့ဘာလို့ဆိုရင်ဘေးမဲ့လွတ်တာတွေဘာတွေမလုပ်ကြဘူးလားလုပ်ကြတယ်နှစ်ဆန်းတရက်နေ့မှမလုပ်နဲ့နေ့တိုင်းလုပ်နိုင်အောင်ကြိုးစားနော် ခုနလိုပဲကိုယ်ပိုင်ဝင်ရင်မှတိမ်မဲ့အိမ်မြောင်လေးကိုအိမ်မြောင်လေးကဒီအကောင်လေးတွေပေါ့လေရင်ကောင်လေးပဲဖြစ်ဖြစ်လိပ်ပြလေးဖြစ်ဖြစ်ဖမ်းမဲ့ဟာမျိုးကိုမကြုံရဘူးလားကျုံရတဲ့အခါကျလို့ရှိရင်အသာလေးလက်ပိုက်ကြည့်နေမှလားကဲမှလားကဲရမှာနော်တရဝတကောင်ကတရဝတကောင်ကိုတတ်မလို့လုံနေရင်လဲကဲရမှာပဲတတ်မလို့မလုံလဲပဲဒီတိုင်းထားရင်သိမယ်ဆိုတာကိုသိရင်တော့ကဲရမှာပဲဒါနဲ့ပတ်သက်လို့ဦးစင်ကစိတ်မကောင်းတာလေးတခုရှိတယ်သိမကြသေးဘူးဦးစင်တို့တောင်းပေါ်ဆွမ်းစားကနေမှလိပ်ပြလေးတကောင်ကဟိုမျက်နှာကျန်နာမှသူကကန့်နေတာကိုတခါတည်းတော့လေအေကန်နဲ့ထိရောက်လာတတ်တယ်အဲ့တော့ဒီလိမ့်ညာလေးကိုအပြင်ထုတ်ပေးခြင်းနဲ့ဥစဉ်တော့ကဒီကြောင်းနဲ့ရောက်လာတဲ့ခြင်းမဲ့ဖြစ်ဖြစ်ခြင်းမဲ့ဖြစ်ဖြစ်ဘာကောင်ဝင်လာဝင်လာလက်ကံမော်လေးနဲ့ခပ်ဖောက်ဖောက်ဖမ်းတချို့သိမဲ့တဲ့တော့ကရှင်လုံးကြတော့လက်ကံမနဲ့သွားလို့လို့မရဘူးပေါ့လေလက်ကလေးနဲ့ခပ်ဖောက်ဖောက်ဖမ်းပြီးတော့အပြင်လှုပ်လှုပ်ပေးတယ်ကိုလှုပ်ပေးလိုက်လို့တဘာလေးတကောင်မြူးတုခုံပွားပြီးတော့ပြန်သွားတာဒီအင်မတန်ကြည်နူးစရာကောင်းတာကိုနော်အဲ့ဒါအဲ့ဒီလိမ့်ညာလေးကိုလည်းထုတ်ပေးခြင်းနဲ့စိတ်ပေါ်တယ်လိမ့်ညာလေးမောကြည့်တယ်လိမ့်ညာလေးရဲ့အောင်းနာလာစားမှကွယ်ငါမောင်းထုတ်ပေးပါမယ်နဲ့ဒါလို့အတန်ထုတ်ပြီးတော့ကိုပြောမိတာအဲ့ဒါမဲ့လိမ့်ပြလဲဆင်းကုန်မလားလူစကားနားမလဲလို့လားမသိပါဘူးအဲ့ဒါလိမ့်ပြလေး3 4 5ရဲ့ခဏခဏတွေ့ရင်ဩလိမ့်ပြလေးထုတ်ပေးခြင်းလိုက်တာဒါမဲ့မှီလဲမမှီဦးစင်းကြောင့်ကမြင်လဲနေနဲ့မြင်တော့ကိုမျက်နှာကျန်တာသူကကန့်နေတော့အဲ့ဒီထိတက်လို့ရတဲ့ခုံနေပါရီကလည်းမရှိပဲကိုခုံမြင့်မြင့်သာရှိနေတာဦးစင်းတက်ပြီးဖမ်းပါတယ်အဲ့ဒါတနည်းကြတော့မနဲ့အာယုံပေါ့လေအာယုံမတက်ခင်ပေါ့မနဲ့ရတာမျက်နှာသိပြီးလို့ရေးတောင်းရည်တောင်းမလို့ဆိုပြီးတော့မိဘကံနဲ့လည်းရေဥစဉ်ရှိတဲ့နာနဲ့သွားလိုက်ရောရေဥစဉ်ပြီးနေမှာအဲ့ဒီလိပ်ပြာလေးကပက်လက်လမ်းပြီးပေးနေပြီ။ဟိုပင့်ကူခေါင်းအုံနာဖောက်စားလို့သေးတာလည်းမဟုတ်ဘူး။သူ့ဘာသူကအာဟာရပြတ်ပြီးတော့သေသွားတာ။သူ့မှာစားစရာအာဟာရမှဒီကြောင်နဲ့ပဲရှိပါမလဲ။ခြံုံစကားတွေလည်းတတ်ထားတာဆိုတော့အကောင်ပလောင်တွေလည်းသိမ့်မရှိဘူးနော်။ဒီကလိပ်ပြာလေးမှာအစာအာဟာရပြတ်ပြီးတော့သေသွားတယ်။အော်ငါဟိုရက်ကမရရအောင်ကဲတင်လိုက်ရကောင်းမှာပဲ။နောက်ဆိုလို့ရှိရင်တော့ငါကြောင်ထဲမှာအကောင်တကောင်ကောင်ဒီလိုပဲထွက်မရပဲနဲ့ပိတ်မိနေတယ်ဆိုတော့ငါရအောင်ကဲမယ်ဆိုတဲ့စိတ်ကလေးသုံးမဲ့ချက်ချထားလိုက်တယ်နော်အဲ့ဒီလိမ့်ပြလေးဥစဉ်တတ်တာဟုတ်ရဲ့လားမဟုတ်ဘူးမဟုတ်ဖြစ်မဲ့ဒီတိုင်းထားရင်သိမယ်ဆိုတာသိနေလို့ရှိရင်တော့ကဲတင်ရမယ်ဝတ္တရားမရှိဘူးလားကဲတင်ခြင်းနဲ့စိတ်မမွေးသင့်ဘူးလားမွေးရမယ်ဒါမှသူတော်ကောင်းစိတ်တဲ့အဆင့်မြင့်တယ်လို့ခေါ်တာနော်အိုးသူ့အတူဝင်လာတာပဲသူ့ထက်နဲ့သူ့ကမဲ့ဆိုပြီးတော့ထားလိုက်လို့ရှိရင်ဒါဥပ္ပခာမဟုတ်ဘူးနော်တချို့ကသူ့ထက်နဲ့သူ့ကမဲ့လက်ကြည့်နေတော့ဘူးဆိုတာကိုဥပ္ပခာထင်တယ်မဟုတ်ဘူးတကယ်လို့ဥပ္ပခာဆိုရင်လည်းမောဟနဲ့ရှင်တဲ့ဥပ္ပခာပဲဖြစ်မှာပဲအကုသို့ဥပ္ပခာပဲဖြစ်မှာပဲဥပ္ပခာတရားတွေကအများကြီးရှိတာနော်အဲ့ဒါအဲ့ဒါမျိုးကလေးတော့ဖာတိဖာသာမနေရဘူးကိုယ်ကယ်လိုက်ရင်အသက်ရှင်နေတဲ့တဘာကိုတွေးနေရင်ကယ်ပြအောင်ကိုကယ်ရမယ်ဒါကြောင့်မြတ်စွာဘုရားကသူများအသက်မသက်ယုံနဲ့မပြီးသေးဘူးတဲ့အသက်ရှိတဲ့တဘာရဲ့အသက်ကိုကယ်တင်ပါဆောင်းလျှောက်ပါဘလို့အစဉ်မြင်ထားတော့တရားနာပိတဲ့မှာအဲ့ဒီအချက်ကိုလိုက်နာနိုင်ပါမလားအဲ့တော့အသက်ရှိတဲ့တရားရည်ရဲ့အသက်ကိုစောင့်ရှောက်ရမယ်ဆိုတဲ့အချက်ကလေးဦးဇင်းတို့တော့အင်မတန်သဘောကျတယ်တပ္ပပါဏဗုဒ္ဓဟိတာနုကံပိဝိခရတိဆိုလို့ကိုမပွားနိုင်ပါဘူးချက်တွေးမယ်ဆိုလဲတွေးလို့ကိုမကုံနိုင်တော့ပါဘူးခုနဘေးမဲ့ထွက်တယ်ဆိုလို့ငါလွတ်တယ်ဆိုတော့ငါအကြောင်းတရိယာပြန်တယ်ဦးဇင်းတို့ခလေးတုံးကပေါ့လေအသက်ဘယ်လောက်ရှိမလဲဆိုတော့ဦးဇင်းတို့9နှစ်10နှစ်လောက်ရှိမှာပါတောင်ကြီးမှာနေတုန်းကအဲ့တော့မေတော်ကြီးကဈေးရက်နေငရက်နေဝယ်လာတာပေါ့ငရံနေဝယ်လာတော့သူကတော့အသေးဆုံးပြီးဝယ်လာတာပါပဲဒါပေမဲ့အိမ်ရောက်တော့ချင်းတဲ့ကနေတွန်လဲကြည့်လိုက်ရောငရံလေးကလှုပ်နေတယ်နော်လှုပ်နေဆိုတော့မသေးသေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒါနဲ့မေတော်ကြီးကဇလုံလေးတစ်ခုဇလုံလေးတောင်အယောင်မှတ်မိတဲ့အစိမ်းရောင်လေးနော်အဲ့ဒါဇလုံအစိမ်းလေးထဲမှာငရံလေးကိုထည့်ထားလိုက်ဝယ်လာတော့တကောင်နဲ့မကဘူးပေါ့လေသုံးလေးကောင်ဖြစ်မှာပေါ့အဲ့ဒါထားပြီးတော့သမင်းစီလေးတွေပါလေးတွေအစာလေးတွေပါထည့်ပေါင်ပေါင်လေးတွေပေါ့လေအစာလေးတွေပါထည့်ပြီးတော့ကျွေးထားလိုက်သေးတယ်တကယ်လို့ရေထဲမထည့်ပဲနဲ့အပြင်မှာဒီတိုင်းထားလိုက်မယ်ဆိုရင်လေဟိုတော့သူသေတော့မှပဲငါချက်တော့မယ်ဆိုပြီးထားမယ်ဆိုလည်းမဖြစ်ဘူးလားဖြစ်တယ်ဒါပေမဲ့ရေထဲထားတာနဲ့အပြင်မှာထားတာနဲ့တူပါမလားမတူဘူးရေထဲထားတဲ့ဆိုရင်တော့နည်းနည်းတော့ပို့ပြီးတော့အသက်ရှင်နိုင်သေးတာပေါ့လုံးဝကြီးတော့ရှင်ဖို့တော့မလွယ်ဘူးပေါင်းဆိုတော့ငစိမ့်တဲ့ကလည်းထုထားပြီးပြီကိုနော်ထုချက်ကအားပြော်သွားလို့ဒါမှမဟုတ်လက်ကလေးနဲ့လွယ်သွားလို့ဒါမှမဟုတ်ငါးကိုယ်ကပဲအသက်ပြင်းလို့ဖြစ်ဖြစ်ပေါ့လေသူကမသေးချက်ချင်းမသေးတာငစိမ့်နဲ့ထုထားတော့ငါလည်းခေါင်းတွေတော်တော်မူးနေပါပြီဒီတော့အသက်တော်လည်းမရှင်းနိုင်ဘူးဒါပေမဲ့ရှင်းတင်းတော့ရှင်းပါစေလေဆိုပြီးတော့မေတော်ကြီးကထည့်ထားဦးစင်းတို့ကလည်းခလေးဆိုတော့ငါးလေးဒီဇလုံလေးထဲမှာရှိတဲ့ဆိုတော့တိတ်ပြော်တာပေါ့ညီကိုလေးရောက်ဝိုင်းကြည့်အိုးငါးလေးရဲ့မသေးပါစေနဲ့မသေးပါစေနဲ့ဆူတောင်းကြတာဝိုင်းပြီးတော့နော်တကယ်လို့ဒါ10ရက်15ရက်နေရတီတီငါမသေးဘူးဆိုရင်ရေရှိတဲ့ကန်ထဲမှာဦးစင်းတို့သွားလှုပ်ပေးမလို့ပါပဲဒါပေမဲ့ကန်ဆိုးကျင်တော့3ရက်လောက်နေတော့ငါးလေးကလည်းပေးသွားတယ်ပေးသွားတော့လေဟလာနန်းနမင်းလေးအုပ်ပြီးတော့ချက်စားလိုက်ရတော့တာပေါ့လေပေးတတ်နိုင်မလဲပေးပြီးမှတော့တနာလို့မှမဖြစ်တော့တာအသေးဖြစ်သွားပြီကိုနော်ဟိုစကြက်ကက
ဟိုဇလုံးစိမ့်နဲ့ထည့်ထားကြတဲ့ကွာဒီကောင်သိင်ချက်ဆိုင်မယ်ဒီကောင်သိင်ချက်ဆိုင်မယ်ဒီလိုစိတ်တော့မရှိပါဘူးเนาะအဲ့တော့အသက်ကိုရှည်စည်းနေတာပါပဲအဲ့ဒီလိုစိတ်မျိုးယောဂီတို့အိမ်မှာဈေးထဲကထုလိုက်တာမသိရင်ဘယ်နဲ့လုပ်တော့ထပ်ထုလိုက်တာလားထပ်ထုရင်လည်းထုတောင်းဟိုတချို့ကိုမထုနိုင်တော့လည်းချင်းတောင်းလေးကင်ပြီးတော့အမထုတာမသိသေးဘူးဆိုပြီးတော့ဟိုအမသွားထုခိုင်းအောင်ပါဟိုဈေးထဲကထုပေးတဲ့လူပြန်ထုခိုင်းအောင်ပါเนาะအဲ့ဒါဆိုလည်းပဏာတိပတာထိုက်တာပဲအမှန်ကတော့ဝယ်ကလေးကလည်းဟိုတချို့ကလည်းအရှင်လေးလက်ညှိုးထိုးပြီးဝယ်တဲ့လူကရှိတယ်အမှန်ကအဲ့လိုဝယ်ရင်ကိုယ်ကဘာနာတိပါဒထိုက်နေတာနော်ကိုယ်ကိုယ်တိုင်တမ်းမှာဘာနာတိပါဒထိုက်တယ်လို့လူတော်များများကထင်နေကြတယ်မဟုတ်ဘူးအမှဟိုအကောင်လေးချိန်လိုက်တယ်မှာဘလောက်သားတုံးဆိုတော့ဟိုချိန်ပြီးတော့မှတခါတည်းထုပြလိုက်တော့ဘာနာတိပါဒထိုက်ပြီပေါ့သူကသူသေးပြီးသားဟာကိုဝယ်ရင်တော့ဘာနာတိပါဒမထိုက်ပါဘူးနော်အစွန်းမရောက်ဖို့လိုတယ်တချို့ကျတော့လည်းသေးတဲ့ဟာလဲဝယ်တဲ့လူရှိလို့တတ်တာပဲဝယ်တဲ့လူလည်းဘာနာတိထိုက်တယ်ဝယ်တာကလည်းစားတဲ့လူရှိလို့ဝယ်တာပဲစားတဲ့လူလည်းဘာနာတိပါဒထိုက်တယ်လို့ဒီလိုအစွန်းရောက်တတ်တယ်မရောက်ပါနဲ့သူဘာသာသူသေးပြီးသားဝယ်စားလို့ကတော့ဘာနာတိပါဒမထိုက်ပါဘူးเนาะမသေးသေးတဲ့သူကိုစားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တတ်ခိုင်းလို့ရှိရင်တော့ဘာနာတိပါဒထိုက်ပါတယ်ဒါကြောင့်သူတစ်ပါးအသက်ရှိတဲ့တရားဝါရဲ့အသက်ဒီလိုစီးပွားကိုစောင့်ရှောက်ပါဆိုတဲ့ကရုဏာစိတ်ကရုဏာလက်ဟာဘလောက်အဆင့်တန်းမြင့်ထားလဲအဲ့ဒီစိတ်မျိုးမွေးနေတဲ့အထိစူးစမ်းကြရမှာเนาะတရားနာသေးတယ်များကိုရှိမှတရားဝါလေးတွေသေဥစဉ်တို့တောင်းမမတော့ခဏခဏအကြုံပါတယ်ဥစဉ်တို့ကျင်ငယ်လေးစွာလေးစွန့်တော့မယ်ဆိုလို့ရှိရင်လည်းဒီကြီးကြွေကွက်ထဲကရည်လေးကိုကြည့်လိုက်ရသေးတယ်တခါတည်းကျတော့ပင်ကူလေးတွေတို့ဟိုပိုးဟတ်သေးသေးလေးတွေတို့တချို့အမီမဖော်တတ်တဲ့အကောင်လေးတွေတို့ရည်ထဲမှာကြံ့နေတတ်တာမရှိဘူးလားရှိတယ်ကိုကစွန့်ချလိုက်ပြီးတော့ခလုတ်ကိုနှိပ်ထားလိုက်မယ်ဆိုရင်ရည်ထဲမှာအကောင်လေးတွေပါမသွားနိုင်ဘူးလားပါသွားမှာရည်ထဲမှာတော့ရည်မုံမီတည်မှာပေါ့ကို့အနေနဲ့သာဒီကျင်ငယ်ကွက်ထဲကရည်လေးက6လောက်ဆေးရုံတော့မရှိဘူးဘာမှမပြောပါလောက်ပြင်မယ်ဒီပင်ကူသေးသေးလေးပိုးဟတ်သေးသေးလေးတို့ကြတော့တကယ်ကိုလှိုင်းလုံးကြီးတဲ့ပင်လေတဲ့ရောက်သွားတယ်လို့ကိုဖြစ်တာနော်။ဒါကြောင့်မလို့အဲ့ဒီလိုကျင်ငယ်ဆွတ်တော့မယ်ဆိုရင်ကြွယ်ကလေးအရင်ကြည့်လိုက်ရတဲ့မှောင်လျင်ဓာမီနဲ့ကိုထိုးကြည့်ရတယ်။ကြည့်ပြီးတော့အကောင်လေးကြီးကြံ့နေတဲ့အတွင်းအရင်ဆုံးအပြင်ကိုဆဲတင်ဆဲတင်ပြီးတော့မှကိုကဆွန့်ရတယ်။ဟိုတွက်သူတင်လဲတင်ပြီးတော့မတတ်နိုင်ဘူးဆိုပြီးတော့ကွက်ကိုဆွန့်ချလိုက်လဲရတော့ရတာပေါ့။ဒါပေမဲ့စက်ကွင်းလွတ်ပါမလား။မလွတ်ဘူး။စက်ကွင်းလွတ်တယ်ပဲထအောင်သူတော်ကောင်းစိတ်တဲ့အဆင့်မြင်ပါမလား။မမြင်ဘူး။အဲ့ဒါလေးကြီးကဲတင်ရမှာ။ခုနရည်ကြီးတဲ့ဆိုလို့အကောင်လေးတွေပါလေးတွေတချို့ကတော့ဟိုမတက်ဖက်နဲ့ဖဲတော့ဖဲပါရဲ့ဥပမာဆိုတော့ပျောစိတ်ကလေးကလက်ပေါ်လာပြီးတော့ကြိုက်နေတယ်ဒါမှမဟုတ်ကြိုက်မလို့လုံနေတယ်ဆိုလို့ရှိရင်လေတွေကအသက်ကိုအောင်းထိုက်ပြီးတော့ဗစက်ကိုပါဖောင်းကိုလေနဲ့ပြင်းပြင်းပုတ်မထုတ်ပြဘူးလားကြည့်ဖြည်းဖြည်းလေးလေမှုတ်လိုက်လဲကြာသွားမှာကိစ္စဘာလို့အာကုန်ချနော်ကိုကလက်နဲ့သာဖိမတက်တာအာကုန်မှုတ်ထလိုက်မှာတော့ဟိုကတည်ရင်လည်းတည်သွားမှာနော်ကို့လေနဲ့မောမသူ့တက်တော့ဆိုင်ကလုံးမုံနိုင်တဲ့ကိုပြင်းပါတယ်နော်ကို့ဗစက်နဲ့မှုတ်ထလိုက်တဲ့လေကဆိုင်ကလုံးမုံနိုင်တဲ့တက်ကိုပြင်းတယ်အဲ့ကြောင့်ဖြည်းဖြည်းလေးပဲမှုတ်ပါတချို့ကြပိုးလေးတွေဗာလေးတွေဖမ်းပြီးတော့လည်းအိမ်၃လီတာကနေအပေါ်နဲ့အမြင့်ကနေပြစ်မချဘူးလားကဲကို့အတွက်တော့ဟောကြပိုးလေးဆိုတော့ပေါ့ပါလေဒီဘာမှမဖြစ်တဲ့နဲ့သူ့တက်တော့လင်းရင်ပြက်ကြတာတည်းဆိုသေးတယ်နော်ကြပိုးလေးအမြင့်ကနေပြစ်ချတော့လင်းရင်ပြက်ကြတယ်လို့သူ့မှာနာမှာပေါ့အဲ့တော့ကရုဏာဆိုတာကအဲ့ဒီလိုမတတ်ရုံနဲ့မပြီးသေးဘူးဩအဝေးကြီးကနေပြစ်ချမသိဘူးပဲထောင်းပေါ့ဩနာတော့မှာပဲခြေောက်ကလေးဗာလေးကျိုးရင်လည်းကျိုးတော့မှာပဲဖြည်းဖြည်းလေးနှိမ့်ပြီးတော့ချလို့မရဘူးလားကရုဏာစံချိန်ကအဲ့ဒီထိသွားမှာနော်ပါဏာတိပါဒပေါ့ပေါ့လေးမတွက်လိုက်နဲ့ခုတဏှာရွေးကြော်တာကိုဟောလို့မကုန်နိုင်သေးဘူးမထူဘူးနှစ်နာရီတိတဲ့ဒီကိုဟောလိုက်မှဖြစ်တော့မယ်အဲ့ဒါကြောင့်တပ္ပပါဏာမှုတဲ့ဟိတာနုကံပိဝိဟရတိအမတန်ရေးကြည့်ပါတယ်ဒါကြောင့်ဆွေလိုက်ပါအသက်တည်ရေးစောင့်ရှောက်ပြီးစိတ်အေးနိဗ္ဗာန်တွေ့နေရှိမှတွေ့တခုပါပြီးသားတွေ့မလုံနဲ့တော့နိဗ္ဗာန်မွေ့လို့လွတ်လိုက်ကြဆိုနိဗ္ဗာန်မှာမွေ့လေရမှာပေါ့နော်ဒါကြောင့်ဆွေးလိုက်ပါအသက်ဒီရေဆောင်လျှောက်ပြီးစိတ်အေးနိဗ္ဗာန်မွေဆွေးလိုက်အသက်ရှိတဲ့တရားရဲ့အသက်ခိုင်မြဲတည်တံ့ဖို့အရေးဆောင်လျှောက်ပြီးမယ်ဆိုရင်ပစ္စုပန်မှာလည်းကိုယ်စိတ်ကလေးအေးပါတယ်။တဏှာမှာလည်းစိတ်ကလေးအေးပါတယ်။နောက်ဆုံးတော့နိဗ္ဗာန်ချမ်းသာမှာမွေ့လျော်ရပါတယ်လို့ဆိုလိုပါတယ်နော်။ဒါကြောင့်သူတစ်ပါးရဲ့အသက်စီးစိမ်အသက်ဒီလို့တော့စီးစိမ်ပေါ့လေ။တခြားစီးစိမ်တော့ခဏထားလိုက်။သူတစ်ပါးရဲ့အသက်ကိုလည်းကိုယ်ကစောင့်ရှောက်မယ်။စောင့်ရှောက်မယ်ဆိုခုနပြောသလိုမတတ်ယုံမပြီးဘူးမသေးအောင်စောင့်ရှောက်ရမယ်။စောင့်ရှောက်တဲ့ဆဲနေမှာဘာပဲပြောပြောအနေနဲ့များတော့တခါတည်းမှာအကုန်ကြရပါတယ်ဆိုတော့လည်းလားနိုင်တယ်နော်။ခုနလိုခါကျင်လေးလက်ထဲကနေခါကျင်လေးရဲ့ပါးစပ်ထဲကနေ နာကောင်လေးလွန်အောင်လုပ်တဲ့ကိစ္စမှာတော့ပတ်စံတပြားမှာတော့မကုန်ဘူးပေါ့ဒါပေမဲ့အချိန်လေးတော့ပေးရတယ်လှုပ်အားလေးတော့နည်းနည်းတော့ပေးရတယ်တခါတရံကျတော့ပတ်စံမှာပေးရတာမျိုးတွေလည်းရှိနိုင်တာပေါ့ဆိုတော့မဆားရရင်ကိုယ်သာကိုမကြွေးလို့မဆားရရင်ပြီးတော့မှငှက်ကလေးတွေရှင်ကလေးတွေကိုကိုယ်ကကြွေးမယ်ဆိုလို့ရှိရင်တော့ပတ်စံတော့နည်းနည်းများမကုန်နိုင်ဘူးလားကုန်နိုင်တယ်အဲ့ဒီလိုအကုန်ခံပြီးတော့လည်းစောင့်ရှောက်ရမှာပဲနော်လူရည်ဒီမှာဥပမာငှက်ကလေးတွေအစာရေစားပြက်လန့်နေတယ်ဆိုလို့ရှိရင်ကိုကဆံလေးတွေကျဲပက်လို့စဘာလုံးလေးတွေကျဲပက်လို့ပဲစီလေးတွေကျဲပက်လို့စသည်အားဖြင့်ဒါနပြုရမှာပဲကိုကျွေးလိုက်တဲ့အစာလေးစားပြီးတော့မသိဘဲနဲ့တည်နေပါစေမေတ္တာလေးပို့ကရုဏာလေးပို့ပေါ့ရေငတ်နေကြတဲ့ရေရှမ်းပါတဲ့အချိန်မှာရေငတ်နေတဲ့တိရိစ္ဆာန်လေးတွေကိုလည်းရေလေးတွေတဲပေးလို့အဲ့ဒါမျိုးလုပ်ရတယ်နော်ဒါပါဏတိပါတာသိခါဖို့ရဲ့အစဉ်မြင့်တဲ့စံချိန်ပဲနော်ဒါကြောင့်သီလတစ်ခုကိုတိလနဲ့တူအောင်ပြီးပြီးပြင်းပြင်းစောင့်ထိမ့်ပြီဆိုတာနဲ့နောက်ကဘာလဲပါလာပြန်တော့ဒါနာကလည်းပါလာတယ်ငှက်ကလေးတွေရှင်ကလေးတွေအစားကြည့်တာကြတော့ဘာလို့ဒါနာပေါ့အဲ့တော့သူတို့အသက်မတိကြပါစေနဲ့ဆိုတဲ့စေတနာလေးနဲ့ဆိုတော့ခုနပါဏာတိပါဒတိလကိုလည်းအထွတ်ပါဏာတိပါဒဝိရတိတိလကိုလည်းအထွတ်ထိပ်စောင့်ထိမ့်ပြီးသားဖြစ်တယ်ဒါနာကုသိုလ်လည်းပြုပြီးသားဖြစ်တယ်ဘယ်ကုသိုလ်မဆိုဒီတိုင်းမှာပဲဒါနာကိုဒါနာနဲ့တူအောင်တကယ်လုပ်ပြီးဟေးဆိုရင်တိလကလည်းနောက်ကကပ်ပါလာတယ်ဘာဝနာတွေကလည်းကပ်ပါလာတယ်တိလကိုတိလနဲ့တူအောင်လုပ်ရင်လေဒါနကပ်ပါလာတယ်ဘာဝနာကပ်ပါလာတယ်ဘာဝနာကိုဘာဝနာနဲ့တူအောင်တကယ်အားထုတ်ပြီဆိုရင်လေဒါနတို့တိလတို့ကနောက်ကကပ်ပြီးတော့ပါလာတာပါပဲကိုအာသနဲ့ကုသိုလ်တစ်ခုကိုပြီးပြီးပြင်းပြင်းလုပ်ဖို့အရေးကြီးပါတယ်အခုပါဏာတိပါဒစောင့်ထင်းတဲ့တိလကိုအစင်းမြင့်မြင့်ဖြည့်လိုက်တာဘာပါလာပြန်ပြီတော့ဒါနပါလာပြီနော်ဩတတဝါလေးတွေမတိကြပါစေနဲ့ကိုစင်းချင်းကင်းကြပါစေစိတ်စင်းချင်းကင်းကြပါစေလို့စိတ်ထဲကနေမေတ္တာကရုဏာပွားများနေကြတော့ပွားများနေတာကြတော့ဘာကုသိုလ်ပါလာပြန်နော်ဘာဝနာကုသိုလ်မေတ္တာဘာဝနာကုသိုလ်ကရုဏာဘာဝနာကုသိုလ်ပါလာတယ်တမထဘာဝနာပေါ့အသေးစိတ်ခွဲမယ်ဆိုရင်တော့အဲ့ဒီကရုဏာစိတ်ကလေးကိုဖြစ်ဖြစ်မြင်အောင်ရှုလိုက်မယ်ဆိုရင်ဘာဘာဝနာပါပါလာပြန်တော့ဝိပဿနာပါပါလာပြန်နေကေပါဏာတိပါဒဟာသီလတည်းတည်းဟုတ်သေးရဲ့လားမတတ်ရုံလေးနဲ့ပြီးသေးရဲ့လားမပြီးဘူးနော်ဒါကြောင့်မလို့ဖယားသာသာနဲ့ဂျုံတဲ့အခိုက်မှာနဇွန်တရားကြားတာလေးနဲ့တင်ကျေနပ်မနေပဲနဲ့နည်းနည်းဆိုင်ဆိုင်ပြီးပြီးပြင်းပြင်းသိအောင်လေ့လာရမယ်ဆရာတော်တန်ခါတော်ဒီဟောတာဒီနားလူစာအုပ်ဒီပါဒီဖတ်လို့နဲ့ဒီလိုလေ့လာရမှာအသက်ကိုစန့်လျှောက်တယ်ဆိုတဲ့နေရာမှာဦးစင်းတို့ရေနံချောင်းဦးစင်းတို့ကအညာသားပေါ့လေရေနံချောင်းသားပေါ့ဟုတ်လားအညာလို့သာပြောရပါအမှန်ကတော့အညာမဟုတ်ဦးစင်းတို့ရေနံချောင်းကြတော့မြေလက်မြေလက်နဲ့အညာနဲ့ကြားတယ်လို့ပြောရမယ်သဘောရှိတယ်လက်ညာလို့ပဲပြောရမှာပေါ့နှစ်ခုပေါင်းလိုက်တော့အမှန်ကတော့အညာဆိုကြီးကမကြိုက်ပါဘူးမြေလက်ပဲကောင်းပါတယ်နော်အညာဆိုသူများညာနေတယ်ထင်နေဦးမယ်ဟုတ်လားငငယ်ကတော့တချင်းလည်းကြားရမှာအညာငါ့ကိုအမြဲပဲသူညာဆိုလားအဲ့တချင်းကြားကြရအညာသာဖြစ်ကုန်မဖြစ်ချင်တာနော်ဘာလို့ဆိုအညာငါ့ကိုအမြဲပဲနေညာဆိုညာတော့ပဲကောင်းပါတော့ဒါကြောင့်မလို့နောက်ပိုင်းကျတော့လေးလာလိုက်တော့လေပထဝီဝင်အနေထားကြအညာမဟုတ်ဘူးတဲ့မြေလက်တဲ့အဲ့တော့မြေလက်ဆိုတာလေးပဲကြိုက်ပါတယ်နော်အဲ့ဒါမြေလတ်သားရင်းနှီးချောင်းသားပေါ့အဲ့တော့ရင်းနှီးချောင်းမှာဒကမကြီးတရားဦးစင်းတို့ရက်ွက်ထဲကဒကမကြီးတရားရဲ့ခုနသဗ္ဗပါဏဗုဒ္ဓဟိတံဥကံမိဝိခရတိလုတ်ပုံလေးရလဲအတူယူဖို့သိကောင်းသူကတော့ဒီပါဠိတော်တွေသိချင်မှလည်းသိမှာပါဒါပေမဲ့ပင်ကိုကရုဏာကအားကောင်းတာလीအဲ့ဒါဓမ္မကြီးငှဲ့ပြီဆိုလို့ရှိရင်မြေကြီးပေါ်ဓမ္မကြီးပူဒီတိုင်းငှဲ့မချအောင်တချို့မြေကြီးပေါ်ဓမ္မကြီးပူဒီတိုင်းငှဲ့ချရလူမရှိဘူးလားအဲ့လိုငှဲ့ကြတာပေါ့ဒကမကြီးထမင်းရဲ့ဘူးမြေကြီးပေါ်ငှက်ချတာမြေကြီးပေါ်မှာအပိုးကောင်လေးတွေမသေးဘူးလားသေမှာအဲ့တော့အဲ့ဒီဒကမကြီးကထမင်းငှက်ပြီဆိုလို့ရှိရင်အောက်ခံအင်တုံလေးထဲမှာရေအေးအေးလေးတွေခံထားလိုက်သေးတယ်ရေအေးတွေထည့်ပြီးတော့ခံထားလိုက်တယ်ပြီးတော့မှအဲ့ဒီရေအေးပေါ်မှာထမင်းဘူးလောင်းချငှက်ချအဲ့တော့ထမင်းရဲ့ဘူးကလည်းရေအေးနဲ့တွေ့လိုက်တော့နွေးနွေးလေးဖြစ်သွားတာပေါ့နော်အဲ့ဒါကမှခဏလေးအေးခံထားလိုက်သေးတယ်အေးသွားပြီရေအေးအေးလေးဖြစ်သွားပြီဆိုတော့မှထမင်းအေးအေးလေးဖြစ်သွားပြီဆိုတော့မှတော်လိုက်ပါတယ်။တောင်ကနေကြတော့လေကြည့်လိုက်သေးတယ်ပေါ့အကောင်နေဘလောင်းနေရှိလားမရှိလားမရှိတဲ့နေရာရွေးတော့အောင်ပါပေါ့နော်။ရှိတဲ့နေရာတော့တော့ထမင်းဟိုပူရာကြောင့်လောင်ပြီးမသေးတော့မှရင်မုန်းပြီးတော့မသေးနိုင်ဘူးလား။ဒါပေမဲ့ရှောင်းတဲ့ကြားတဲ့ကဟိုမမြင်တဲ့တရားလေးတွေပါတော့တော့မတတ်နိုင်ဘူးပေါ့နော်။အစွန်မရောက်ဖို့တော့အရေးကြီးတယ်နော်။အဲ့ဒါအဲ့ဒီဒကမကြီးကလေကရုဏာတရားကြီးမလဲတဲ့ထမင်းရေးသွင်းရင်ဘရောမအပူမသွင်းဘူး။ရေအင်းလုံးလေးထဲမှာရေအေးလေးခံပြီးတော့ငှက်နွေးနွေးလေးကိုအေးအောင်ပြန်ထားပြီးတော့မှအကောင်နေနေမယ့်နေရာမျိုးမှာသွားပြီးတော့ရွေးတော်ပါလေဒါပါဏာတိပါဒသိခါပုဂ္ဂိုလ်အစင်တန်းမြင့်မြင့်ဆောင်ထိန်နေတာနော်ဒီကနေ့ဥစဉ်တို့ပါဏာတိပါဒအကြောင်းဆိုတာတရားနာပိသဟိုဆရာတော်ဒီဆရာတော်ဆရာတော်ပေါင်းစုံနဲ့ဟောလို့စာရီလည်းဖတ်လို့ခလေးကလေးကလူကြီးသူမတွေကလည်းဆုံးမလို့နဲ့ဆိုတော့ပြီးပြီးသားသူများအသက်မတတ်နဲ့ဆိုတဲ့စကားကဥစဉ်တို့ပြောစရာကိုမလိုဘူးဒီကနေ့ကရုဏာလက်ဆိုတဲ့ခေါင်းစဉ်နဲ့ဟောတာကသူများအသက်မတတ်နဲ့ဆိုတဲ့အမြင်ပြီးပြီးသားစကားလေးပေါ်မှာထပ်ဖြည့်လိုက်တာမတက်ယုံနဲ့မပြီးသေးဘူးမသေးအောင်လဲ ဆောင်လျှောက်ပါမသိအောင်လဲကဲတင်ပါနော်မသိအောင်လဲဆောင်လျှောက်ပါမသိအောင်လဲကဲတင်ပါဒါလေးကိုပဲဦးစင်ကပြောချင်တာဒါလေးစစမြဲမြဲမှတ်မိသွားရင်ကျင်းနပ်ပါပြီနော်အဲ့တော့သူများအသက်မတတ်ရုံနဲ့မပြီးသေးဘူးမသိအောင်လဲငါမှဆောင်လျှောက်မယ်တန်ဝင်ရှိတယ်ကိုရှိမှပေးမဲ့တရဝကကိုကကေတင်နေတဲ့အနေထားရှိတယ်ဆိုရင်တော့ကဲမင်းဟိုနွားတကောင်တသိန်းလောက်ပေးနေရတာတမ်းမဲ့လူသွားဝယ်လို့တော့ဖြစ်ပါအောင်မလားတသိန်းတော့လည်းကိုတမ်းမှမတတ်နိုင်တာဘူးနော်အဲ့ဒါဒီနေရာမှာပြောမယ်ဆိုလည်းပြောကြကအများကြီးငှဲ့လွတ်တာတို့ငါးလွတ်တာတို့သူများပေးမဲ့လွတ်တယ်ဆိုတာရှိတယ်နော်အဲ့ဒါငှဲ့လေးဥပမာတချို့ဟိုရဟန်းပုဂ္ဂိုလ်လူပုဂ္ဂိုလ်ပေါ့လေကိုအသက်နဲ့မွေးနေတွေဘာဒီမှာသက်စီဆိုပြီးတော့ငှဲ့တွေလွတ်ငါးတွေလွတ်အဲ့တော့မွေးနေမတိုင်ခင်မှာလှမ်းပြီးတော့អော်ရာမှားထားတယ်ဥပမာအသက်တရားပုဂ္ဂိုလ်ကလည်းကဲဂျိုးကောင်တရားဟိငါးကောင်တရားဟိနဲ့မှားမထားဘူးလားဟောကိုလွတ်မယ်လို့လည်းပြောသေးတယ်အခုကျတော့ဖန်ခိုင်းပြန်ရောတဘာဝကြပါအောင်မလားကိုလွတ်ဖို့တက်ကိုအရင်ဆုံးဖန်ခိုင်းတယ်လို့ဖြစ်မနေဘူးလားအဲ့ဒါကုသိုလ်ကကုသိုလ်ရောအကုသိုလ်ရောရောနေတာပေါ့နော်သူကသူလောင်အိနဲ့မိနေတဲ့တဘာဝကိုလွတ်တယ်ဆိုရင်ဒါကုသိုလ်ကရတာလောင်အိနဲ့မမိတဲ့တဘာဝကိုကဲအကောင်တရားဖန်ပြီးမှပြန်လွတ်မယ်ဆိုတော့ကဲတဘာဝကြပါအောင်မလားမကြဘူးကဲမင်းကငါဆေးကဆေးလိမ့်ပြီးမယ်ကွာဆိုပြီးတော့ဆေးမလိုက်ကဲအနာပေါအောင်ဓာတ်နဲ့ခွဲလို့ဖြစ်ပါအောင်မလားနော်လူပြတ်ကိုဓာလေးနဲ့တက်ရှိကလေးလှီလှီပြီးတော့မှကဲကဲငါဆေးကုပေးမယ်ဆိုကုသရချင်လို့လို့ပါကွာဆိုပြီးတော့အဲ့လိုသွားကုလို့ဖြစ်ပါမလားမဖြစ်ဘူးငှက်တွေငါးတွေလွတ်တယ်ဆိုတာလဲအော်ရာမေးပြီးတော့လွတ်တယ်ဆိုရင်တော့အဲ့ဒီခုနဓာခွဲပြီးတော့သူများကိုအနာပြအောင်အရင်အကုသို့လှုပ်ပြီးတော့မှဆေးကုပေးတယ်လို့ဖြစ်နေမှာနော်ဒါကြောင့်ကောင်းနာကတော့ဦးစင်းတို့ပြီးခဲ့တဲ့နှစ်ဆန်းတရက်တုန်းကနှစ်ဆန်းတရက်ကတော့ဒီမှာတရားစခန်းရှိတာပေါ့လေရန်ကုန်မှာနှစ်ဆန်း၃ရက်လောက်ကတော့လွတ်ဖူးတယ်ငါအဲ့လိုပဲစည်းထဲမှာ၅ရန်းသွားပြီးတော့တကကိုတော့မသွားပါဘူးเนาะတခါကြီးတွေသွားခိုင်းတော့ပေါ့အဲ့ဒီ၅ရန်းမှာရောင်းဆိုင်မှာတင်ပြီးတာရောင်းကျိုးပြီးတော့မမှန်နဲ့ပေါ့အဲ့ဒီမှာဒီနေ့ဝယ်လာတဲ့သူတွေကိုရောင်းမှုထားတဲ့အင်းတုံလေးတွေကံလေးတွေတည်းမှရှိတဲ့ငရက်နေငခုတွေပေါ့လေအများကြီးပါပဲအဲ့ဒီမှာ၅တွေဝယ်လာခဲ့ရသလောက်သာဝယ်လာခဲ့ပေါ့ရသလောက်ဆိုတော့ဈေးလုံးဝယ်တော့လည်းပယ်တတ်နိုင်ပါတော့เนาะအဲ့ဒါအကောင့်တော်တော်များများလေးအဲ့ဒါဝယ်ခိုင်းလိုက်ပြီးတော့မှအဲ့ဒါဆယ်တော်ဆယ်တော်မြတ်ဇဂီနာကကံမှာသွားလွတ်တာပေါ့လေအဲ့မှန်ကတော့ငါးတွေငှက်တွေလွတ်တယ်ဆိုတဲ့နေရာမှာလဲတပ်ဖို့တီးချာနေတဲ့ငါးတွေတပ်ဖို့တီးချာနေတဲ့ငှက်တွေကိုဒီလိုဘေးမဲ့ပြပြလွှတ်မှတကယ်ဘေးမဲ့လွှတ်ရရောက်တာနော်ဒါလေးလည်းသတိပြုဖို့လိုတယ်အင်မတန်သိမ်မွေ့ပါတယ်နှုတ်မရင်ကိုလွှတ်ဖို့ရအရင်ဆုံးဖမ်းတယ်လို့ဖြစ်နေမယ်ဒါကြောင့်ပြန်ဆိုလိုက်ပါအောင်ခုနကပါတဲ့တော့အသက်တည်ရေးဆောင်းလျှောက်ပေးစိတ်အေးနိဗ္ဗာန်မွေသုံးခါဆိုလိုက်အဲ့တော့သူတစ်ပါးသက်ကိုတက်ချင်းကြောင်ခံစားရမယ်အကျိုးရင်းနေအကျိုးကျွင်းနေကိုနှလုံးသွင်းဆင်ញင်ခြင်းအဖြစ်လေသူတစ်ပါးသက်ကိုမတက်ဖဲရှောင်ခြင်းကြရမယ်ကိုမသေးခြင်းလို့သူလည်းသေးခြင်းမှမဟုတ်ဘူးဆိုတော့ကရုဏာစိတ်ကိုခြင်းစာတရားလေးမွေးမြူပြီးတော့လေသူတစ်ပါးသက်ကိုရှောင်ခြင်းနိုင်အောင်ကြိုးစားကြရမယ်ဖြစ်နိုင်မယ်ဆိုရင်တော့ဝိပဿနာလုံးအားထုတ်လို့သောတာပတ္တိမဲ့အနည်းဆုံးရတဲ့အထိကြိုးစားပြီးတော့သူ့တက်ချင်းတဲ့ကိလေသာတွေကိုအမြစ်ပြတ်ပယ်တတ်နိုင်အောင်လေကြိုးစားကြရမယ်အဲ့ဒါနဲ့ဒီမပြီးသေးဘဲနဲ့ဒုဒ္ဒါတက်ဖို့ဆိုတဲ့ရည်ရွယ်ချက်ညှင်းဆဲဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒုဒ္ဒါလက်နဲ့ဒီလေဆောင်မထားပဲချထားရမယ်။သူများတဲ့တတ်ရမှာရှက်တဲ့စိတ်ကိုလည်းမွေးရမယ်။သူတစ်ပါးရဲ့ဆင်းရဲဒုက္ခကိုဖယ်ရှားပေးခြင်းနဲ့စိတ်မှန်တဲ့ကရုဏာတရားလည်းမွေးရမယ်။အသက်ရှိတဲ့တစ်ပါးရဲ့အသက်ကိုမတိအောင်ကာကွယ်စောင့်ရှောက်ကူညီကယ်တင်ပေးခြင်းနဲ့အစင့်မြင့်တဲ့ကရုဏာစိတ်ကိုလည်းပဲမွေးမြူရမယ်။စိတ်မွေးရုံနဲ့လည်းမပြီးဘူး။ကိုယ်ထိလည်းရောက်နှုတ်ထိပါးစပ်ရောက်လည်းပဲကူညီကယ်တင်ရမယ်ဟိုရှိခေတ်ကဆိုရင်ရှိတာပေါ့နော်ဥပမာနေချေဆူရဲ့လက်ထက်ကတော့ဘာလို့ဆိုလို့ရှိရင်တချို့ဘုန်းကြီးတွေကိုဖမ်းထားပြီးတော့တတ်မယ်ဆိုရင်တချို့ဆရာတော်ကြီးတွေကအဲ့ဒီဆရာတော်ကြီးကိုဘေးမဲ့တောင်းဘေးမဲ့အလှခံတာမျိုးတွေမရှိဘူးလားရှိတယ်နော်တတ်ခံမှုတေချာနေတဲ့လူကိုမသိအောင်ကာကွယ်ဆောင်လျှောက်တာဒါအင်မတန်အစင်းမြင့်တဲ့ပါဏာတိပါဒဝိရတိသီလဖြစ်ပါတယ်ဒီတော့ဂရုဓမ္မအခါတော်နည်းနဲ့သက်ဆိုင်တဲ့ဂရုဓမ္မဇတ်တော်ထဲမှာပါတဲ့ကိုကုရုမင်းကြီးတို့ညီတိုင်းအမတ်တို့ပါဏာတိပါဒကိုအကျွမ်းမဲ့ဖြူစင်အောင်စောင့်ထိန်မှုလေးတွေရောမှတ်မိရဲ့လားအဲ့ဒါရှိသူတော်ကောင်းကြီးတွေစောင့်ထိန်မှုကိုနမူနာယူပြီးတော့စောင့်ထိန်ရမှာကုရုမင်းကြီးကတနှစ်တော့မြားပြည့်မင်္ဂလာကျင်းပတယ်နက္ခတ်ပွဲသဘင်မှာမြားရီပြည့်တဲ့မြားပြည့်ပွဲလဲပါတာကိုအဲ့တော့အရက်လေးမျက်နှာကိုမြားလေးစင်ပြက်လွတ်လိုက်တယ်မြားသုံးစင်ကတော့မြေကြီးပေါ်မှာကျသွားတယ်မြားတစ်စင်ကတော့ရေထဲကျသွားတယ်အဲ့ဒီမှာကုရုမင်းကြီးကတန်မြတ်ဖြစ်သွားတယ်။အော်ဟိုမြားသုံးစင်းကတော့ကြားတဲ့နေရာထင်ရှားရှိလို့တရားတွေမသိဘူးဆိုတာသိ ရေထဲကြာတော့တဲ့ငါကြတော့ဘယ်နေရာကြာတော့မှမသိဘူးရေထဲမှာငါးလီတွေပစုံလေးတွေလိကလေးတွေရှိမှာပဲငါးပစုံလိလေးတွေတကောင်ကောင်ရဲ့ကိုပေါ်များငါပြစ်လိုက်တဲ့မြားကြာသွားလိမ့်မလားတကယ်လို့များမြားကတရဝတကောင်ကောင်ငါးတကောင်ကောင်ရဲ့အပေါ်ကိုကြာသွားတယ်ဆိုရင်တော့ငါးလီသေးတော့မှာပဲပစုံလေးသေးတော့မှာပဲလိကလေးသေးတော့မှာပဲဆိုပြီးတော့ပါဏတိပါဒသိခါဖို့ကျိုးများကျိုးလေသလားလို့သူ့မှာတန်လျာဖြစ်တယ်တကယ်တော့ပါဏတိပါဒထိုက်သလားမထိုက်ဘူးသေးသေးချင်းတဲ့စိတ်မှမရှိပဲเนาะပါဏတိပါဒထိုက်တယ်ဆိုတာတရားလည်းထင်ရှားရှိရမယ်တရားလိုလည်းအမှတ်တင်ညာရှိရမယ်သေးသေးချင်းတဲ့စိတ်လည်းရှိရမယ်တေးအောင်လုံလပြည့်မှုလည်းရှိရမယ်ကိုယ့်ရဲ့လုံလကြောင့်သေးလည်းသေးသွားရမယ်အင်္ဂါ၅ချက်နဲ့ကန့်ညီမှာပါဏတိပါဒထိုက်ပါတယ်เนาะဒီ၅ချက်နဲ့ပတ်သက်တာလည်းအကျေချိတ်ပြီးတော့နှလုံးသွင်းလိုက်ပေါ့လေအဲ့တော့ကုရုမင်းကြီးဟာဒီဟာလေးတောင်မှပါဏတိပါဒညာသင်လေသလားလို့ဒါလေးတစ်ခုပဲတန်တရားဖြစ်ဆရာရှိတယ်ဆိုမှတော့တခြားတက်ရှိတဲ့ဘာတွေကိုသေစီလိုတဲ့စိတ်နဲ့တတ်ပါမလားမတတ်ဘူးဆိုတာမှန်းဆလို့သိနိုင်တယ်အဲ့ဒီလူမျိုးကိုကိုယ်ကစောင့်ထိုင်ရမှာနော်ကိုမြေတိုင်းမှလည်းဒီတိုင်းပဲလေမြေတိုင်းမှကလေသမားတယောက်ရဲ့လေကိုတိုင်းပေးတယ်ကျိုးစားနှစ်ဆတစားစီကိုလှန်တန်းတစ်ချောင်းစီနဲ့ခြီးထားတယ်ပေါ့လှန်တန်းတစ်ချောင်းကိုလေသမားလေပိုင်ရှင်ကကိုင်းတယ်လှန်တန်းတစ်ချောင်းကိုမြေတိုင်းမှကကိုင်းတယ်တနည်းတော့မြေတိုင်းနဲ့တိုင်းရင်နဲ့မြေတိုင်းမှာကင်ထားတဲ့လှန်တန်းကပဇွန်တွင်းတွင်းရဲ့အလေကောင်တဲ့တဲ့ကိုထိုးဆိုင်ရမယ့်နေရာဖြစ်နေတယ်။အဲ့တော့မြေတိုင်းမှာကစဉ်းစားတယ်ငါတွင်းထဲဆိုင်လိုက်လို့ဒီထဲမှာအကောင်တကောင်ကပဇွန်လေးပါလေးရှိနေလို့ရှိရင်တော့သေသွားမှာပဲမဆိုင်ဖဲနေရင်ကောင်းမယ်။အိုးမဆိုင်ဖဲနဲ့ဟိုဘက်ဒီဘက်ဆိုင်လိုက်ပြန်တော့လေဟိုဘက်ဆိုင်လိုက်လို့ရှိရင်လေဒါရှင်ဘင်းရဲ့မြေပါသွားအောင်မယ်ဒီဘက်ဆိုင်လိုက်လို့ရှိရင်လေလေပိုင်ရှင်ရဲ့မြေပါသွားအောင်မယ်သူတို့မြေငါကြားထဲနဲ့ခိုးပေးတယ်လို့ဖြစ်သွားလိမ့်မယ်မဖြစ်သေးပါဘူးလေတိတိကျကျမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်လုပ်တာပဲကောင်းပါလေဆိုပြီးတော့အဲ့ဒါကဲအကောင်ဒီတွင်းနဲ့အကောင်မရှိလို့ထင်ပါတယ်အကောင်ရှိလို့ရှိရင်တော့အော်မှာပေါ့မြင်ရမှာပေါ့ဆိုပြီးတော့ဟိုပဇွန်တွင်းဆိုမှတော့ငုံကြည့်လည်းပဲမှောင်နေတော့မြင်ရပါမလားအဲ့မမြင်ရတာတော့မရှိလို့ဖြစ်မှာပေါ့ဆိုပြီးတော့သူကလည်းအတိကြသမားဆိုတော့အဲ့ဒါပဇွန်တွင်းထဲမှာပဲလန်တန်ကိုစိုက်ချလိုက်တယ်လန်တန်လည်းစိုက်ထားလို့အထဲတက်ကပဇွန်အော်ခရီးဆိုပြီးတော့အော်တဲ့တန်လေးကြားလိုက်ရတယ်နော်အဲ့ဒီကြတော့မဟာတော့ပါဘီထဲထဲမှာပဇွန်တကောင်ရှိနေတယ်ပဇွန်တကောင်ရဲ့ကြောကုန်းကိုထိုးမိတော့တဲ့ထင်တယ်ပဇွန်တော့သေလောက်ပါပြီငါတော့ပါဏတိပါဒထိုက်ပြီးထင်မှရဲ့ဆိုပြီးတော့တန်လျာဖြစ်သွားပါတယ်တကယ်တော့ထိုက်လားမထိုက်ဘူးသူ့မှာသေစလိုတဲ့စေတနာရှိမှမရှိပဲပါဏတိပါဒနဲ့ပတ်သက်လို့အပြစ်ပြောကြဆိုလို့သူ့မှာဒါလေးပဲရှိတယ်တဲ့ဘလောက်ကြီးညိုကြကောင်းထားလဲနော်ဒါကြောင့်ပါဏတိပါဒသိခဘုကိုစောင့်ထိန်ရတဲ့နေရာမှာခုနကုရုမင်းကြီးရဲ့ကုရုမင်းကြီးရဲ့မြေတိုင်းအမတ်ရဲ့ကိုလည်းစံနမူထားနာထားပြီးတော့ဖြည့်ကျင်ကြရမယ်အကောင်ဆုံးအသေးချာဆုံးကတော့ဝိပဿနာလူကိုကျူးကျူးဆဆအားထုတ်လို့သောတာပတ္တိမက်ဖို့ကိုရပြီဆိုရင်တော့သူ့အတကူတက်ကြောင်းစေရနာသူ့အတကူတက်စီတက်တဲ့တဏှာဒေါသအဆက်ရှိတဲ့ကိလေသာတွေကိုပယ်တတ်ပြီးသွားပါပြီအဲ့ဒီလိုပယ်တတ်ပြီးဆိုရင်တော့သူ့အတတက်ဖြစ်မလားမတက်ဖြစ်မလားတွေးစရာမလိုဘူးစိတ်နှလုံးဒုန်းလုံးချာငါဒီတက်ဘယ်တော့မှသူတစ်ပါးအတက်တက်ဖြစ်မှာမဟုတ်တော့ဘူးဆိုတော့ပို့ပြီးတော့ဝမ်းမြောက်စရာမကောင်းပြီဘူးလားကောင်းပါတယ်ဒါကြောင့်သောတာပန်အ ਨੇ ဆုံးသောတာပန်ဖြစ်တဲ့ထိုင်ဝိပဿနာလူကိုကျူစာအားထုတ်မှသာလင်ပါဏတိပါဒသိခာပုဂ္ဂိုလ်အစဉ်မြင်မြင်ရှောင်ကျင်ရာရောက်တယ်။ဒါလေးသဘောပေါက်ရမယ်နော်။နောက်ပြီးတော့ခုနပြောတဲ့အတိုင်းမတက်ရုံနဲ့မပြီးဘူး။မသေးအောင်လဲစောင့်ရှောက်ရမယ်။မသေးအောင်လဲကဲတင်ရမယ်ဆိုတဲ့အချက်လေးလည်းဆွဲမြအောင်မှတ်ထားပြီးတော့ဒီကနေ့တရားနာပိဋကများအားလုံး၅ပါးသီလအခါတော်နေ့မှာနာကြားလိုက်ရတဲ့ကရုဏာလက်ဆိုတဲ့တရားကိုနာကြားပြီးတော့သူတစ်ပါးရဲ့အသက်ကိုကရုဏာစိတ်ကြီးကြီးမားမားလက်ကင်ထားပြီးတော့ကရုဏာလက်ပိုင်ရှင်များအဖြစ်နဲ့ရှောင်ကျင်နိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေဖြစ်ကြပါစေဖြစ်ကြတဲ့အတိုင်းလေးပဲဝိပဿနာဉာဏ်တွေဆင်းဆင်းတက်မဉဏ်ဖူးဉာဏ်တွေဆင်းဆင်းတက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်နဲ့ဥစဉ်တို့ရဲ့ကရုဏာလက်တရားတော်ကိုဒီမှာပဲဤကုန်ချုပ်ပါတော့မယ်အားလုံးပဲလက်အုပ်ချီထားကြပါအရေးကြီးဆုံးစကားတစ်ခွန်းနဲ့တရားဤကုန်ချုပ်ပါမယ်အပမာဒိနာတံပါတိထာအပမာဒိနာမမိမလဲရောမပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်းဒီကနေ့တော်သင်းလာပြည်နေမှာရေစက်ချပြရမယ်ကုသိုလ်ကောင်းမှုရှင်များကတော့ဓမ္မပူဇာအလှရှင်များကတော့ဒေါငွေစင်မိသားစုနတ်စင်လန်းကတန်ဃာတော်နဲ့ဥပုသ္တရီအတွက်မုံနှစ်ပန်းနဲ့အလှငွေ2000ကျပ်မတ်တင်တင်ဝင်မခင်စုကြည်မန်းနွယ်နွယ်ဝင်မိသားစုအကြောင်းကုန်2000ကျပ်
ဥမောင်ရွှေတော်အေးမြင့်မိသားစုမင်းလန်း2000ကျပ်ကိုစိုးမြင့်မထိထိမြင့်နေအောင်ကြီးဗီဒီယို2000ကျပ်ကိုမောင်ဆန်မရှိမွန်ဘာရနာမယဒီမှာနာမယတမျိုးကြောင်းမှန်ဖြစ်နေတယ်မရှိမွန်အေးမိသားစုကလိန်အင်ကကျပ်2000ဒေါ်တင်တာကူရဲထုသမီးမတ်တီရာထူးလွင်ဇီယာလန်လိမ့်စာရတော့မပြောတော့ပါဘူးလीမတ်တီရာထူးလွင်မိသားစု2000ကျပ်ဘုဘဝိတာပရဟိတဂိဟာအကျိုးဆောင်ဖွဲ့2000ကျပ်စိန်ကုန်းအမကဆရာမကြီးနဲ့ဆရာဆရာမများ2000ကျပ်အောင်ဆိုင်ယောဂီကုသရှင်များ2000ကျပ်ကိုတန်ဦးမညွင့်ကြီး2000ကျပ်ဒေါ်တန်းရင်900ကျပ်ဒေါ်စန်းညူ900ကျပ်ဥတေယာရည်စုပြီးတော့ဒေါ်ခင်ကျွေးမိသားစု1000ကျပ်သူ့အောင်မြင်ဒေါ်ခင်တန်းကြီးမိသားစု1000ကျပ်မိဘများရည်စုပြီးတော့မမီမီ1000ကျပ်မိဘများရည်စုပြီးတော့ဒေါ်သောနာစာရီ1000ကျပ်ဒေါ်ထွေးစိန်မိသားစု1000ကျပ်ဥစုတီဒေါ်တင်မြင့်2000ကျပ်ဥပြေသိန်းဒေါ်စန်းကြီး1000ကျပ်မဝင်းကျင်1000ကျပ်မမြင့်ဖော်1100ကျပ်ဒေါ်ခင်ဝင်းကြီး1000ကျပ်မိဘနှစ်ပါးမှူထားပြီးတော့ဥကူကူဒေါ်ဝါဝါခိုင်1000ကျပ်ဥနေလင်း1000ကျပ်ဒေါ်နန္ဒထေရီယာရည်စည်းပြီးတော့ဥမြသိန်းဒေါ်လှလဝေက3000ကျပ်တခြားတခြားအလှူရှင်များထူကြတဲ့ဓမ္မပူဇာတွေနဲ့စုပေါင်းလိုက်မယ်ဆိုရင်တော့ဓမ္မပူဇာအလှူငွေကျပ်တသိန်း6380ဖြစ်ပါတယ်အဲ့တော့ဘောဇနာဆောင်အတွက်စွန်းစားကြောင်းဆောင်ပေါ့နော်ဘောဇနာဆောင်အလှူကကျပ် 8600 ဖြစ်ပါတယ်ဝေယဝိဆအလှူကကျပ် 8000 ဖြစ်ပါတယ်ဒါကဘောဇနာဆောင်အလှူရှင်များကတော့မိဘနှစ်ပါးရည်စုပြီးတော့ဒေါ်သောနာစာရီ3000ကျပ်ဥဖိုလုံးဒေါ်ကြီးကြီးစိန်1000ကျပ်ဥစိန်ဝင်ဒေါ်ဝင်းကြီး1000ကျပ်ဒေါ်ရွှေဥမောင်လေးဒေါ်ညွန့်တန်ရည်စုပြီးတော့ကိုနဝင်းမှာ1000ကျပ်ဥထွန်းရဒေါ်မြင့်ကြီး900ကျပ်ဥမောင်ကြီးဒေါ်နန်းရှင်900ကျပ်မမေချော900ကျပ်ဥဝလုံးဒေါ်လုံးစိန်900ကျပ်နှစ်ယောက်လုံးကိုလုံးတော့တာပဲနော်ကောင်းလိုက်တဲ့နာမည်ကလည်းဥဝလုံးဒေါ်လုံးစိန်900ကျပ်ဒေါ်အေးအေး900ကျပ်ဒေါ်ရှုတီ900ကျပ်ဒေါ်သန်းမီ900ကျပ်မျက်စုဝေမဟာဒရဏဂုံအဖွဲ့ကြိုက်ကော်က6000ကျပ်ဥတင်ငွေဒေါ်ရှုလှိုင်းကျပ်တကရွယ်ကြီးတစ်ခုအတွဲကျပ်3000တခါဒေါ်ကျင်တီအားရည်စုပြီးတော့ဥတင်ဟုတ်ဒေါ်ငယ်မိသားစုကကျပ်3000ဒေါ်ကျင်အောင်မိသားစုကကျပ် 2000 ဆိုပြီးတော့ဘောဓနာဆောင်အတွက်လှူဒန်းကြပါတယ်အဲ့တော့တရားနာမိသားများလည်းနှစ်ထပ်ကွန်းကုသိုလ်ဖြစ်သွားတော့ဥစဉ်တို့ကလည်းဥစဉ်တို့ကိုလှူတယ်ဓမ္မပူဇာကျပ်တသိန်း6380ကိုလည်းဘောဓနာဆောင်ဆောက်လုပ်ဖို့အတွက်ထပ်ဆင့်ပြီးတော့လှူဒန်းလိုက်ပါတယ်ဒါဥစဉ်ရဲ့အလှူလည်းဖြစ်တရားနာမိသားများအားလုံးရဲ့အလှူလည်းဖြစ်သွားတာပေါ့နော်နှစ်ထပ်ကွန်းကုသိုလ်ဖြစ်သွားတာပေါ့အဲ့ဒီကုသိုလ်တွေအားလုံးကိုရည်စဲချကြရအောင်ပါဣဒံမေပုညံဣဒံမေပုညံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုဘုရားတပည့်တော်တို့ဘုရားတပည့်တော်တို့ယနေ့ယခုယနေ့ယခုပြုလုပ်အားထုတ်ရသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယာဝိသကုသုဓမ္မတဝနာကုသုဓမ္မဒေသနာကုသုအစရှိသောကုသုကောင်းမှုအစွစုသည်စင်ရဲ့ငြိမ်းရာနိဗ္ဗာန်ချမ်းသာ၏အလင်းအမြန်ရရန်ရကြောင်းအာကောင်သောအထောက်ပံ့သည်ဖြစ်ပါစေတည်းဒီဤကောင်းမှုတို့ဤအဖို့ဘာကကိုဤတော်တောင်ဤမြို့ရွာဤကျောင်းတိုင်ဤပတ်ဝန်းကျင်၌ရှိကြကုန်သောပုဂ္ဂိုလ်တ attva များနှင့်တကားဘဝနတ်ထံပြန်လည်တော်မူပြီးဖြစ်တော်ကျေးဇူးတော်ရှင်ဓမ္မဒူတာဆရာတော်ဘုရားကြီးနှင့်တကားစေကြဝဠာအနန္ဒ၌ ရှိကြကုန်သောလူ၌မြတ်မာသတ္တဝါအားလုံးတို့အားအမျှပေးဝေပါကုန်၏အမျှရ၍သတ္တဝါအားလုံးကိုယ်စိတ်နှစ်ဖြာကျမ်းမာချမ်းသာ၍လူရဆန္ဒပြည့်ဝကြပါစေအမျှဝေလိုက်တရားသိမ့်မေတ္တာပို့ဆိုကြအောင်အားလုံးရပြီးသားဖြစ်မှာပါနော်ရှင်ပါရမီရဲ့ဆင်မျက်နှာကဲဆိုကြစို့၃ခေါက်အရဲ့ဆင်မျက်နှာ၌ရှိကြသောနေလူတတ္တဝါအားလုံးတို့သည်ဘေးရန်ယောဂါကင်းစင်กว่า၍ကိုယ်စိတ်နှဖျားကျန်းမာချမ်းသာကြပါစေတရားနာပိတ္တများအားလုံးကိုယ်စိတ်နှစ်ဖြာကျမ်းမာချမ်းသာ၍လူရာဆန္ဒပြီးဝကြပါစေ။အခုတရားပြီးလို့ရှင်ဘိုးဘွားရိတ်တာခရီးဆက်ရအောင်